အလုံးဩကာသကရောကျိုဖြင့်ကရောကြရအောင်ဆုံးယတနာတရားမြတ်ဆုံးယတနာတန်ခါအမြတ်ဆုံးယတနာဟုဆိုအပ်သောယတနာမြတ်၃ပါးဆရာသမားတို့အားတတ္တာယွတ်ကျွလက်ဆုံးမိုး၍ရှိခိုးပူဇော်ပူမြော်မှန်လျော့ကရောကြတဲ့ယတနာတရားဗနာမကုသကံစေတနာပေါင်းကောင်းမှုတို့ကြောင့်မကောင်းသောအနိဋ္ဌဖလဘေဒံယံမံအနရေခတ်သိစိုးရင်ခတ်သိမ့်ကြောင်းကြခတ်သိမ့်ကင်းငိမ့်ကြကုန်ပြီတကာလတရာသီလတုဒ္ဒစာကပညာဟိရိဥတ္တပတိဟုသောသူတော်ကောင်းတရားတို့ကိုဘွားမချာကြိုးစားမရုပ်ပွားများအထောက်နိုင်လွယ်ကြသည်ဖြစ်ကြပါစေ။မယံပန္တိတန္တာရဝတ္တဒုက္ခတောမောစနထာယတိတရဏေနသဟအထင်ကသမဏဂတံဥဘောတ္ထသီလံသမာတိယာမအရှင်မယသတိတော်များသည်အလုံးစုံသောသန္တရာဝိရှင်ရဲ့ဘောင်မှာလင်းမြန်စွာဆက်မြောက်ဝါရခြင်းကျောင်းငါတရဏဂုံ၃ပါးနဲ့ရှစ်ပါးတော့ဥပုပ်သီလတော်မြတ်ကိုကျင့်တော့ခံယူဆောက်တည်ပါ၏ရှင်ဖေဟာဣဒံမေပုံညံဘောဓိညာနတ္တဘိဇယောဩတုဘုရားတပည့်တော်တို့သည်ယနေ့ယခုလူတန်းရသောဌာနကုသိုလ်ဆောက်တည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်စေတနာပေါင်းသည်သစ္စာလေးတန်တရားမှန်ကိုထိုတွင်၍သိနိုင်သောဗောဓိဉာဏ်ဤရာရာရာကြောင့်အထောက်ပံ့ကောင်းသည်ဖြစ်ပါစေသာရှင်ဖေဟာဤတရဏိနာသအထင်ကသမဏဂတံဥဝတ္တရသီလံဓမ္မံသာဓုကံကတဝါအပမဒိနာတံပါတိထာတရောင်383ခုတရင်ကျော်လာပြည့်ကျော်6ရက်နေ့ညချမ်းကာလပေကူမြို့ဥဒ္တာမြို့တက်9ရက်ွက်ပုံညကာရီဆွန်လောင်တင်းကြီးမှဇေယျချင်းပါပြုလုပ်အပ်သည့်35ချိန်မြောက်ဆွန်သိမ့်အောင်ပွဲနှင့် 6ကြိမ်မြောက်သာသနာ့ຫນွယ်ဝင်သီလရှင်ဆရာကြီးဆရာလေး213ပါးတို့အားဆွမ်းဆန်းစိန်လောင်းလှူပွဲအကျိုးဓမ္မသဘင်ဖြစ်ဆင်ရင်ခြင်းပါရာတို့တရားလူခံရောက်ရှိလာကြသည့်မျိုးကောင်းသားမျိုးကောင်းသမီးပေါင်းတို့တော်ကောင်းတို့အားဓမ္မဒါနအမတဒါနအနေအားဖြင့်ပေးလှူဟောကြားအပ်သည်သူတို့အကြောင်းသိကောင်းစရာလို့အမိပေးထားတဲ့တရားတော်ဣရိညာဘုန်းကြီးတို့ဟောမဲ့တရားကောင်းစဉ်ကိုကျင်ညာပါတဲ့ဘုရေတိုင်သူတို့အကြောင်းသိကောင်းစရာတဲ့ဗတ္တရားပါလေသူတို့အကြောင်းသိကောင်းစရာလို့အမိပေးထားတဲ့ဓမ္မကတာဒေသနာဒီကနေ့ညာဟောကြားမိဖြစ်လေသောကြောင့်တရားမောကြသည်မိတရားမနာကြသည်မိမှတရားပိုင်ရှင်ဖြစ်တော်မူတဲ့ဘုန်းတော်၆ပါးသခင်သဗ္ဗညုဘုရားရှင်ကိုတော်မြတ်ကြီးကိုရောစေသောလောက်ချီမောရှိခိုး၍ဓမ္မသဘင်စတင်ဖွင့်ကြရအောင်အာလုံးပရိသတ်ပေါင်းသူတော်ကောင်းတို့ကလောက်ချီပြီးတော့ဘုရားရှင်ကိုတော်မြတ်ရဲ့ဂုဏ်တွေကိုအာယုံပြုနေပါဘုရင်ကဓမ္မသနပလင်ဌာနကနေပြီးတော့ဘုရားရှင်ကိုရောမြာအားခြေကျိုးကိုရောပူဇော်အပ်တဲ့နမကာရဘုရားရှိခိုးဖြင့်ဘုရားရှိခိုးပူဇော်၍ဓမ္မသဘင်စတင်ဖွင့်ကြရအောင်ဥရေတိဌာနိလောကိညုစန္ဒီမာဓမ္မတိရကုဘာဝသိတိမေဇံတုဓမ္မရံတိဓာတုစုဓာတိဓာနိဖယားတိဟုသောယရဏစံယုံကြောင့်တရပံကုန်တို့ဖြာဖြာစံစုံတင်း၍စွမ်းကုန်ပွင့်ရမည်ယခုကကာလသမယ၌ဓမ္မတိရကုရွှေမြအယောင်နေလာယောင်ထွေထွေလာယောင်တို့ထက်ဂရေကရမကဝင်းကြည်ပ၍အလင်းတိတလာဖြားဖြားပွားနိုင်သဖြင့်ကဘာတလွားမှယရဏတရားတိဟုသောအယောင်ဝါလည်းရှိတော်မူပါ၏ထသောလောကီညူလူအကြောင်းတွေနာကြောင်းတွေမြမအကြောင်းတွေနဲ့ကဘာအကြောင်းတွေရှိရသည်မြိမိယာယာခဲ့မခြင်းမြရှင်ဗေဒမြာလက်တင်ထားတကဲ့သို့ဘိုင်ကြဝေဘံသဗ္ဗညုတာရွှေညာတော်ဖြင့်ဧကံတိမြင်တော်မူပါ၏ထသောစန္ဒီမာတကဘာလုံးဝါသာဆုံးထိန်ဆုံးဖြစ်၍စိန်တလုံးမြတော်တာလိုခန္ဓာမဘောလာလည်းယင်တမြောကမန္တိလေးရသည်စံဝေပွင့်ပုံတွင်ဘုရားရှင်ကိုရောမြတ်ကြီးသည်ဥရေတိအမိုက်ကိုပဲခွာရှောင်းအမောင်းကိုပြပွင့်၍အလင်းတတိကြီးနဲ့ဘောဝရီတောင်းတိစီမံများရောင်ကြီးတပိဘိန်းနဲ့တရိပ်ရိပ်ပေါ်ထွန်းတော်မူခဲ့လေပြီစန္ဒီမာလေးယုံကိုလှည့်ရ၍လေးရကိုမြန်တော်မူတိတကူမြန်နန်းနဲ့လာဇာယရဏဖြစ်တော်မူပါ၏သောဘုရားရှင်ကိုယ်တော်မြတ်ကြီးဖျာတွန်တွင်မူအပြင်မူသင်္ဘူကအမှုကတ်ကြသဖြင့်ဘုဒ္ဓရှိသူတွေကိုဘုဒ္ဓတွေခြုံငိမ့်အောင်ယုတ်သိမ့်အင်းများစေနိုင်သည့်ဧဝပိုင်ဖြစ်တော်မူသောအရှင်မြတ်ကြီးသည်ဓာတုစုရှေ့ရှေ့သောပါရမီတဘာအညီသာစော၍မြတ်သောဘောဝါဒနာခိုင်ကြသဖြင့်ဓမ္မရာအတိုင်းဖြောင်းဝန်းစွာနေကြကုန်သောဣမေဇံတုရှေ့ဘဝဇယိုင်တို့ကြောင့်အေးအများကိုယ်သာကြာ၍နေကြကုန်သောထိုတို့များစွာတတဝါအနန္တမန္တမြတို့ကိုဓမ္မရံတိဟိဂုံတော်ညွန်6စုံជីវုံတော်6ခန်းတရားတော်ဒီဟုသောမြာရောင်ကြီးပန်းတော်ဖြင့်ဘာဝတိတိပါရမီဒိဋ္ဌမချောခဲ့ကြသည့်အတိုင်းနိဗ္ဗာန်မြို့နာအမတာမြေမှာ ချမ်းသာစေမောင်ချွေမတန်းရအောင်ယံဝေစံတကြည်ကြည်တလီလီပပဝင်၍ထလင်းတော်မူလဲပါကဝမောင်မတိမြရောင်ကြီးညွန်ဘုရုဖြင့်အထူးကျက်တရေမဆုံးနိုင်သည်ရွှေဘုံခိုင်ကိုရောမြတ်ကြီးဖယားဆိုလိုက်ပါစัจ Java ဝလာအနန္ဒနာယေလုံးစုံခန္သိမ့်တတဝါတွေကိုယ်မတန်တန်ဘူဝံဆွဲတဲ့ကိုယ်စေရလေกินပါစေကိုယ်စေရလေกินပါစေမေတန်တန်ရန်ခသိမ့်တို့ရှောင်းကားသိမ့်လို့ငြိမ့်ပါစေစိတ်မာတန်တန်ဘူဝံဆွဲတဲ့စိတ်စင်ရဲ့လေกินပါစေစိတ်ရဲ့ကုန်ခန်းနိဗ္ဗာန်စိတ်ရဲ့ကုန်ခန်းနိဗ္ဗာန်စံမြန်းနိုင်ပါစေဧတခဗုဒ္ဓဟောကြားမေတ္တာထဗုဒ္ဓဟောကြားမေတ္တာထွားတဲ့အတ္တပါပေထွားတဲ့အတ္တပါပေစัจ Java ဝလအနန္ဒ၌စัจ Java ဝလအနန္ဒ၌လုံးစုံခတိနဗ္ဗမာတွေကိုမတန်တန်ဘူဗံဆွဲတဲ့ကိုယ်စေရလည်းกินပါစေ
ကိုယ
်
စေရလ
ည်းกิน
ပါစေ
ဝေတန်တန်ရံခသိမ့်တို
့ဝေတန်တန်ရံခသိမ့်တို့
ရှောင်းကားသိမ့်လို့ငြိမ့်ပါစေ
ရှောင်းကားသိမ့်လို့ငြိမ့်ပါစေ
စိတ်မာတန်တန်ပူပန်ဆွဲတဲ့
စိတ်မာတန်တန်ပူပန်ဆွဲ
စိတ်စေရလည်းกินပါစေစေရကုန်ခန်းနိဗ္ဗာန်စေ
ရကုန်ခန်းနိဗ္ဗာန်
စံမြန်နိုင်ပါစေ
စံမြန်နိုင်ပါစေ
ဧတခ
ဧတ
ဗုဒ္ဓဟောကြားမေတ္တာထဗု
ဒ္ဓဟောကြားမေတ္တာ
ထဝါတဲ့တန်ပါပေတဗ္ဗိတိယောဝုဝဇ္ဇံတုသောကောရဘဝိနာတတုမာတိဘဝံတောတရာယဒုက္ခိတိကာယူကောဘဝတဗ္ဗိတိယောလုံးစုံသောမေဥဝယောဂအန္တရေဟုသမယဘုံတို့သည်ဝိဝိဇ္ဇံတုရှောင်လွဲရောက်ပြကြပါစေကုန်သောကောသသောကတရားသည်၎င်းရောကောသကအနာယောဂသည်၎င်းဝိနာတတုပြောက်ပြပါစေအန္တရာယအန္တရေဘောင်းတို့ဒီမှာဘဝတို့မကြမရောက်ကြပါစေကုန်လေဒုက္ခိဒုက္ခိတံကိုစိတ်နှဖြာကြံမာချမ်းသာဝမ်းသာကြကုန်သည်ဖြစ်၍ဒီကာယုကာတက်ရတံကိုကြော်လန်းနိုင်ကြကုန်သည်ဘဝတို့ဘဝတို့ကောင်းစွာမသွေဖြစ်နိုင်ကြပါစေကုန်တည်းမေတ္တာအာတိသမေတ္တာပတ္တနာများပြုပြီးတော့ဒီနေ့ညဓမ္မသဘင်ကိုဘုန်းကြီးတို့အခုချိန်ကစတင်ပြီးတော့ဖွင့်ပါတယ်လက်အုပ်ကလေးတွေအောက်ချထားပြီးတော့ကိုယ်ရည်ရှိထိုင်နိုင်မဲ့ဣရိယာပုဒ်ကိုပြင်ပြောင်းထိုင်လို့ဒီနေ့ညသူတို့အကြောင်းသိကောင်းစရာလို့အမိပေးထားတဲ့တရားဟောကြားပြောကြားနာကြားကြီးညိုကြည့်ကြရအောင်တရားလေးမဟုတ်ခင်မှာဘုန်းကြီးပြောခြင်းတဲ့စကားလေးတစ်ခုရှိပါတယ်။ သာသနာ့နွယ်ဝင်သီလရှင်ဆရာကြီးဆရာလေးအပါ213တပါးတို့အားဘုရားပြောကထူးထူးကဲကဲပေါ့လေဇောလောင်အသင်းတွေထဲမှာပုံညာကာရီဇောလောင်အသင်းကသီလရှင်တွေကြီးရွေးပြီးတော့ဆွမ်းဆန်သိန်းလောက်လို့ပဲကျင်းပတဲ့ပွဲသီလရှင်တွေကိုဆောက်ရှောက်ထောက်ပံ့တဲ့ပွဲမှာဘုန်းကြီးတို့ကလည်းတဒ္ဒတအားအနေနဲ့ဥက္ကရတကကြီးစောစံသိန်းလောင်းကိုလာလျှောက်တော့ဘုန်းကြီးကမေးတယ်လောင်းတဲ့ပရိသတ်ဘယ်လောက်ရှိတော့ခန်းနေနေပါပဲဗျာတဲ့ဒီအတင်းတကနေထွက်ရင်ဟိုဓမ္မတန်ရောက်ရင်ပြီးတာပါပဲတဲ့အေးသာသနာတော်မှာတဏ္ဍိတမယပရိယတိဓမ္မပရိပတ်တိဓမ္မဒုရနေဗျာသာသနာအားထုတ်ပြီးတော့တန်ဃာတော်များနဲ့ဓာန်တူပါဠိပထမဗျံသမုပ္ပဲတွေဝင်ပြီးတော့ဓမ္မစရိယပထမငယ်ပထမလပထမကြီးတန်းနေဖြင်းနေတဲ့သာသနာနွယ်ဝင်သီလရှင်ဆရာကြီးဆရာလေးတွေကိုထောက်ပံ့မှုအားမြန်မာပြည်တော်ဝမ်းမှာနည်းနေတယ်ဘာပဲလို့နည်းနေတာတော့ဆိုရင်သီလရှင်တို့ရဲ့ဘဝသမိုင်းချောင်းကိုမသိလို့ထောက်ပံ့မှုနည်းတာအဲ့တော့သီလရှင်တို့ရဲ့ဘဝအကြောင်းအရာကိုပြောပြဖို့တာဝန်ဟာဘုန်းကြီးတို့နဝတိကများမှာတာဝန်ရှိပါတယ်အဲ့ဒါကြောင့်မို့လို့ဘုန်းကြီးကဒီဓမ္မသဘင်တရားပွဲတော့ခေါ်ပေးမယ်ဆိုပြီးတော့ဘုန်းကြီးကဒါလေးဂတိပေးလိုက်တယ်ဘုရားမျိုးပေါ်မှာစွန်သိန်းအောင်ပွဲဓမ္မသဘင်တရားပွဲတွေမြောက်များစွာလာပင့်ပါတယ်။ရန်ကုန်မျိုးပေါ်ကစွန်သိန်းအောင်ပွဲဓမ္မသဘင်တွေပွဲ50လောက်ဘုန်းကြီးပယ်လိုက်ရတယ်။ခါနာနေလို့ကြာကြာမထိုင်နိုင်ပေမဲ့လို့တရားပွဲတွေပယ်ခဲ့ပေမဲ့လို့ဒီနေ့တော့ဘုန်းကြီးဒီလရှင်ဆရာကြီးဆရာလေးတို့ရဲ့ဘဝသမိုင်းမှတ်တိုင်တစ်ခုကိုပြောပြခြင်းနာနဲ့ဒီဓမ္မပလင်ကိုတက်လာရခြင်းဖြစ်ပါတယ်။အဲတချို့ကတော့ထင်လိမ့်မယ်ပြောတော့လဲခါနာနေတယ်ဟောတဲ့တရားကလည်းနှစ်နာရီသုံးနာရီလောက်ဟောတယ်လို့တော့ထင်တော့ထင်လိမ့်မယ်အဲတော့တရားကိုတော့ဘုန်းကြီးတက်နိုင်တဲ့လောက်တော့အချင်းချုံပြီးတော့ပြောမှာဖြစ်ပါတယ်။ဒီနေ့ကျဒီဓမ္မပလင်ကိုတက်လာခြင်းရဲ့ရည်ရွယ်ချက်ကဒီလရှင်တွေအတွက်တက်လာတာဘယ်အတွက်တက်လာတာလဲအဲ့တော့သီလရှင်တွေအတွက်တက်လာတယ်ဆိုတော့သီလရှင်တွေကရတာတဝက်ခွဲပေးရလိမ့်မယ်။ပေးမလားမပေးဘူးလားပြော။တို့အတန်ကတိုးတယ်တွေ့လိုက်အဲ့ဒါကြောင့်အဲ့လိုဖြစ်နေတာ။ကျေကျေဩဘာပေးမလားမပေးဘူးလား။မယူပါဘူး။ဒီနေ့ကဘုန်းကြီးရတဲ့ဓမ္မပူဇာဘယ်လောက်လဲတော့မသိဘူးပေါ့လေ။အေးဓမ္မပူဇာအားလုံးကိုလည်းပဲဆွမ်းဆန်းလေးလောင်းတဲ့နေ့မှာဘုန်းကြီးတို့လှူခဲ့ပါမယ်။အဲ့တော့ဘုန်းကြီးတို့ပေးနိုင်တာတရားပဲဖြစ်တဲ့အတွက်ကြောင့်မလို့ခါနာနာနဲ့ပဲအားလုံးမြို့ပေါ်ကတရားဝဲတွေအားလုံးပိတ်ပြီးတော့ဒီတရားဝဲတပွဲတော့ဖွင့်ပြီးတော့သီလရှင်တို့ရဲ့အကြောင်းအရာကိုပြောမှဆိုပြီးတော့အဲ့ဒါသီလရှင်တို့ရဲ့အကြောင်းအရာပါပဲမင်းတိုက်ရင်တရားကောင်းရှင်လေးကသူတို့အကြောင်းသိကောင်းစရာတဲ့ဗာတရားတဲ့လေနာခောတဗေသူဌာနေသူပန္နိတောဟောတိဘုရိတောနာခောတဗ္ဗေသူဌာနေတုပဏိတောဟောတိပုရိသောအိဋ္ဌိပိပဏိတာဟောတိအိဋ္ဌိပိပဏိတာဟောတိတတ္ထာတတ္ထဝိသက္ခဏံတဗ္ဗေသူဌာနေတုထိုဤမှုဆောင်ယခုနောဟုလူပောင်သာသနာလူပောင်သာသနာကဘာကပိုင်ဌာနတိုင်းတို့၌ဘုရင်တော်ဝါမောက်တကြွားကြွားကြောက်မအားဖို့ထောက်ထားမတတ်သင်တို့လိုယောက်ျားဇက်ကသာလျင်ပဏိတော်စခန်းကြံဖန်ကြံငန်းဆံမှုလမ်းမှထွင်ကမရှင်သာအောင်ဆေလာကဝိပညာရှိသည်နဟောတိကလိယုံခေစံအပြည့်လွန်းသမို့တေဇနာအနေဖြစ်စတံမဟုတ်တော့ပါပေ။အိထင်ပြီးကဘာချက်ဝေကြက်တရေဆောင်။ဂုံရောင်ထိန်ကြွားမိန်မသားတွေဟာလည်းပဲ။ဂုံရောင်ထိန်ကြွားမိန်မသားတွေဟာလည်းပဲ။ သာသာတ္တာတသိကမစိတ်မချတဲ့ဖြင့်နေစာပြုလိုထိုတို့နေစာပြုလိုကိစ္စအမှုထိုတို့၌ဝိသခဏကျွမ်းကျင်ရာတွင်ပမာတေအောင်ရာဇဝင်အယစာတင်တလည်းယရာဇဝင်အယစာတင်တလည်းပညာအပေါ်တွင်အကျော်ဝင်မုံပေါ်တင်စေပြီးအမျော်အမြင်တွေရှိကြပေသည်ဖြစ်၍ပဏိတာဟောတိအကျံစိတ်စံညာထိလွှမ်းလျက်ပန္ဒိစွာပြားနိုင်ခဲ့ပါပေပြီတကားရာဇဂုံမျိုးပင်ကကိစ္စကုတ်တောင်ပေါ်မှာကုံတလကေသီလို့အမည်ရှိတဲ့တထေသမီးအဲ့ဒီတထေသမီးကသူ့ယောက်ျားတတုကကိုတောင်ပေါ်ကနေပြီးတော့ဥပ္ပတမင်းဖြင့်တွန်းချတဲ့အချိန်မှာအဲ့ဒီတောင်ကြီးမှာစောင့်နေတဲ့တောင်ဆောင်နာကနာခောသဗေသူထာနေသူပဏိတော်ဟောတိပုရိသောဣတိပိပဏိတဟောတိတထထထဝိသခဏာဒီလောကထဲမှာတဲ့ယောက်ျားဒေသလေးအသိဉာဏ်ပညာနဲ့ပြည့်စုံတာမဟုတ်ဘူးကွယ်တဲ့အမျိုးသမီးတွေလည်းပဲပညာဉာဏ်ကြီးရင်တော်မူကြတယ်ပညာဉာဏ်ရှိတော်မူကြတယ်ကဲပရိသတ်ရဲ့အဲ့ဒါလေးလိုက်ဆိုကြည်စားမှယောက်ျားတွေသာယောက်ျားတွေသာဉာဏ်ပညာရှိတာမဟုတ်ပါ ရှိတာမဟုတ်ပါ ယောက်ျားတွေသာ မဟုတ်ပါ ဉာဏ်ပညာ ရှိတာမဟုတ်ပါ ရှိတာမဟုတ်ပါ မိမတွေလည်း ပညာနဲ့ အမြဲမဆိုရ မိမတွေလည်း ပညာနဲ့ အမြဲမဆိုရမိမ္မာပညာမိမ္မာပညာကြားထက်တာရှိတာလွန်သေးကြမိမ္မာပညာမိမ္မာပညာကြားထက်တာရှိတာလွန်သေးကြသာရိပုတ္တရာသာရိပုတ္တရာမြတ်ပညာမြတ်ပညာရတာဣတတ္တပါသာရိပုတ္တာသာရိပုတ္တာမြတ်ပညာမြတ်ပညာရတာဣတတ္တပါသာရိပုတ္တာရှင်မခေမရှင်မခေမထို့တူသာထို့တူသာပေးတာဒန်တူပါပေးတာဒန်တူပါရှင်မခေမရှင်မခေမထို့တူသာထို့တူသာပေးတာဒန်တူပါမြတ်စွာဘုရားရဲ့သာသနာတော်မှာဘုရားရှင်ကိုရောင်မြတ်လက်ထက်တော်တော်ကမြတ်စွာဘုရားပြီးရင်ပညာအရာမှာအတော်ဆုံးအတန်ဆုံးဗုဒ္ဓရဲ့လက်ရတော်ယံတဲ့အက္ခမသာဝကကြီးဆိုတာအရှင်သာရိပုတ္တရာဘယ်သူလဲလဲရှင်သာရိပုတ္တရာပညာကြီးတော်မူလွန်းလို့ဒီနေ့ခေတ်စကားလေးနဲ့တော့ရင်စာတတ်တော်မူလွန်းလို့ပညာအရာမှာဣရတဲ့ရပါတယ်ထိုနည်းတူစွာပဲပရိသတ်တွေရှင်သာရိပုတ္တရာနဲ့ဒန်းတူဘိက္ခုနီသာသနာမှာအမျိုးသမီးတွေထဲမှာရှင်သာရိပုတ္တရာလိုပဲဒန်းတူမြတ်စွာဘုရားကြွတော်မူသွားရင်မြတ်စွာဘုရားရှင်ကိုရုံမြတ်ရဲ့လက်ရဘက်ကနေရာယူရတဲ့ယဟန္တာမကြီးတစ်ပါးရှိတယ်တဲ့ခေမာတဲ့ဘယ်သူလဲတဲ့ခေမာခေမာဟာရှင်သာရိပုတ္တရာနဲ့တန်းနေပဲပြေးတယ်အဲကြောင့်ဘုရားလက်ထက်ကတော့ယောက်ျားတွေတွင်ဗိဓိကသုံးပုံနှုတ်ကုံဆောင်တာမဟုတ်ဘူးအမျိုးသမီးတွေလည်းပဲမြတ်စွာဘုရားရဲ့ဗိဓိကတော်တွေကိုနှုတ်ကုံဆောင်စတတ်တော်မူလို့လို့ဘုရားရှင်ကိုရောင်မြတ်ကိုရောင်နဲ့အရေးပေးပြီးတော့ပညာအရာမှာဣရတဲ့ထားတော်မူရတာခေမာဆိုတာအမျိုးသားလားအမျိုးသမီးလားသမီးပါဗျာအေးဒါကြောင့်မလို့မပြောနေတယ်လေဟိုမှာ မိမတွေလည်းပညာနဲ့အမြဲမဆိုရမိမပညာကြားထက်သာရှိတာလွန်သေးကြတဲ့ဘုရားရှင်ကိုယ်တော်မြတ်လက်ထက်တော်တော်မှာချင်းမြေမြောက်စားခြင်းကိုခံခဲ့ရတာခေမာတဲ့ခေမာဆိုတာလဲပေါ်သေးသေးအမျိုးသမီးမဟုတ်ဘုရားတိုင်ဗိမိသာရမင်းကြီးရဲ့မိဘရဲ့ခေါင်းကြီးဗိမိသာရမင်းကြီးရဲ့ဗာတဲ့လဲတိတ်လှတဲ့မိန်းမပဲအဲ့ဒါနောင်တော့ဘုရားသာသနာတော်ဝင်ပြီးတော့ပညာရမှာဣတရေဝရုဂုံလို့ရတာဘုရားကိုယ်တော်တိုင်ချီးကျူးတော်မူခဲ့ခံခဲ့ရတာအဲ့တော့ဘုန်းကြီးတို့ဒါအမျိုးသမီးနဲ့အမျိုးသားရှင်ပြီးတော့ဩဘုရားလက်ထက်ကလည်းပဲစာတ္တပိတ္တမျိုးသမီးတွေပိရိကသုံးဘုံနှုတ်ဘုံဆောင်းနေတဲ့အမျိုးသမီးတွေရှိပါလားဒီနေ့ခင်မာလည်းပဲသာသနာ့နွယ်ဝင်သီလရှင်ဆရာကြီးဆရာလေးတွေထဲမှာတကယ်စာတ္တတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်သို့တော့ကျမ်းတစောင်အနေနဲ့စာအုပ်တုံးဖို့အနေနဲ့ပြည့်စုံထားတာမရှိတဲ့အတွက်ကြောင့်မို့လို့ဘယ်ဆရာကစာဘလောက်တတ်တယ်ဘယ်ဆရာကဘာပွဲတွေရတယ်ဆိုတာဒါမရှိတဲ့အတွက်ကြောင့်မို့လို့ဘုန်းကြီးတို့တရားတော်မတွေမသိတာအခုဘုန်းကြီးတို့အခုမှကျင်းပနေတဲ့တာမဏေကျော်ဆံဘိုးဝဲဆိုတာကြားဘူးတယ်ဟုတ်လားပြည့်စုံကြားဘူးတယ်နော်အဲအဲ့ဒီတာမဏေကျော်ဆံဘိုးကိုသီလရှင်တွေဝင်ပြေးနေပြီဘုသူတွေဖြေးနေတယ်ကဲအဲ့ဒါဘလောက်ကြည်ညိုဖို့ကောင်းလို့ဆိုတာကြည်သာဘုန်းကြီးတော်ဘုန်းကြီးလည်းအောင်နာမဟုတ်ဒီလင်္ကာရဆိုတဲ့ဘွယ်ဟာအဲ့ဒါတို့တို့ဝင်နေပြီအဲ့ဒီသံလေရောဆံမိုးဝဲဝင်ဖြေးဖို့လို့တက်တဲ့ဇာတိတက်နေပြီကြက်တဲ့ဇာတိကြက်နေပြီကြည်ညိုဖို့ကောင်းအောင်ပြောနေတာကဩတို့ရတဲ့သောဇံလေးနဲ့မြတ်တာပြီးတော့ဘုရားသာသနာတော်မှာယဟန်ယောက်ျားယဟန်သာမဏေတန်ဃာတို့တွေနဲ့တန်းသူပါဠိပဒမံသံဃောဝေရိပဒမံငယ်ပဒမလဘုရမကြီးဓမ္မစရိယအခုလင်္ကာရသာမဏေကျော်သံဃောဝေမကိုးမှာလင်္ကာရလုံနေတဲ့သီလရှင်ဆရာတွေရှိတယ်မသိဘူးမပေါ်ထုတ်တော့ဘုန်းကြီးပြောနေတာကကြီးညိုဖို့လို့ဘာလို့ပြောနေတာရဲကောင်းပြီအဲ့တော့ဒီသာသနာတော်မှာအသုံးလေးတွေဘုန်းကြီးတို့ပြေးတာမြတ်စွာဘုရားလက်ထက်ကတော့ဘုရားသုံးတဲ့စကားလေးရှိတယ်ဘေကဝေပရိသတ်၄ပါးရှင်းသားရှင်းသမီးတို့ဟောဘုရားသုံးတဲ့စကားဟာဘယ်တော့လှတော့ဆိုတာဘေကဝေပရိသတ်၄ပါးရှင်းသားရှင်းသမီးတို့ပရိသတ်၄ပါးရှိတယ်တဲ့ပရိသတ်ဘယ်နှပါးလဲလဲဘိက္ခုတဲ့ယဟန်နေပြောတာဘိက္ခုနီတဲ့ဘိက္ခုနီမတွေပြောတာဥပဒကာတဲ့ဥပသိကာတဲ့ဟောဘုရားဘေကဝေပရိသတ်လေးပါခြေသားခြေသမီးတို့ခြေသားခြေသမီးတို့မြတ်စွာဘုရားသုံးတော်မူတဲ့စကားကသမီးတဲ့အဲ့တော့ပရိသတ်လေးပါတဲ့မှာအမျိုးသားပရိသတ်နှစ်ဦးအမျိုးသမီးပရိသတ်နှစ်ဦးတဦးကယဟန်တဦးကယောက်ျားတွေတဦးကဘိက္ခုနီတဦးကအမျိုးသမီးတွေအဲ့ဒီလေးပါကိုပေါင်းပြီးတော့ပရိသတ်လေးပါတဲ့ဘယ်လိုသုံးတယ်လဲပရိသတ်၄ပါးဆိုတော့အဲ့ဒါမြတ်စွာဘုရားခေါ်တော်မူတဲ့အခေါ်ပဲ။ကောင်းပြီအဲ့ဒီတော့ဒီနေ့ပေါ်လေဘုန်းကြီးတို့ကဘုသုတ္တအဖြစ်နည်းနည်းလေးဘုန်းကြီးတို့ပြည့်သက်ကိုပြောတရားရှိတာက။ဒီလရှင်ဆရာကြီးဆရာလေးတွေကိုဘယ်ပရိသတ်တွေထဲမလဲ။သူတို့ကိုဘယ်လိုခေါ်မလဲ။ဆိုကြပါစို့ဘုဟိုဆွမ်းဆန်သိလောင်းလူပဲဆိုလို့ရှိရင်ဒီလရှင်ဆွမ်းဆန်သိလောင်းလူပဲ။ဟိုတန်ဃာတွေဆွမ်းလောင်းလို့ရှိရင်တန်ဃာဌာနဆွမ်းဆန်သိလောင်းလူပဲ။ဒီလိုအသုံးသုံးတယ်အဲ့တော့သီလရှင်ကိုသာသနာတော်သုံးသုံးနေတယ်ဘယ်လိုသုံးတယ်လဲဆွမ်းဆန်တဲ့ဘယ်လိုသုံးလဲမရေးတိုင်းအဲသီလရှင်ရှေ့မှာဆွမ်းဆန်ရနေတယ်ဆွမ်းဆန်လူခံနေတယ်မပြောဘူးလားသာသနာအသုံးသုံးတယ်နော်သီလရှင်နဲ့စကားပြောတဲ့အခါမှာလည်းနေနဲ့ငါနဲ့ညီးနဲ့ကြုံနဲ့တော်နဲ့ပြောလားတပည့်တော်နဲ့ပြောလားဆရာလေးဘုရားပြန်လာတော့ဘုရားပြန်လာတယ်တပည့်တော်အိမ်ခဏကြွပါဦးလားဘုရားဒါဘာသုံးလို့ဆိုရင်သာသနာသုံးသုံးတာဘာသုံးသုံးတာလဲဘုရားတို့မြေသာသီလရှင်ကိုညီနဲ့ငါနဲ့ပြောရဲတာမပြောဘူးဘယ်သူမှပြောဘုန်းကြီးကြားလဲမကြားဘူးသီလရှင်နေဆရာလေးဘုရားဘုရားပြန်လာပါတော့ဘုရားဘုရားပြန်လာတဲ့အစရှိသည့်အပြင်ဒါသာသနာသုံးသုံးတယ်တပည့်တော်ပြောရင်အဲ့တော့ကောင်းပြီ အဲ့တော့ဒီလရှင်ကိုဘုန်းကြီးတို့ဘယ်သိထဲကြမလို့ဒီလရှင်ကိုဘယ်စည်ရင်နဲ့ထဲမလို့ဆိုတဲ့အခါကျတော့ဒိဋ္ဌိသီလသံမင်းကြီးနာသံဟတောတိသံဃောဒီပါဠိလေးကိုသေချာနားထောင်ပါဒိဋ္ဌိသီလသံမင်းကြီးနာသံဟတောတိသံဃောဒိဋ္ဌိသီလတဲ့ဒိဋ္ဌိဆိုတာအယူသီလဆိုတာအကျင့်သံဟတောတဲ့တူတယ်တဲ့ပေါင်းတင်နေတယ်တိလာလည်းတူတယ်အကျင့်လည်းတူတယ်အယူဝါဒလည်းတူတယ်တရားနာတော်မေတ္တာကြီးတိလာကျင့်ကိုပဲတယ်ဘယ်စရင်လဲကိုထဲ့မလို့ဆိုတော့ဒါလေးသေချာနာထောင်ပါဒိဋ္ဌိတိလာသံမင်းညေနာသဟတောတိသံဃောအယူဝါဒတိလာအဖြင့်အယူဝါဒတိလာအဖြင့်တူတူတို့ရပေါင်းအစုသည်သံဃာအယူတူတယ်သီလတူတယ်ပေါင်းစုပြီးတော့နေတာသံဃာပြန်ပြောမယ်ဘိရိတ္တရေအယူလည်းတူတယ်သီလလည်းတူတယ်ပေါင်းစုပြီးတော့နေတာပါတဲ့လေသံဃာနောက်တခုသုံးထုကိလေသာဟနတိတိသံဃောသုံးထုကိလေသာဟနတိတိသံဃောကိလေသာကိလေသာတို့ကိုသုတ်ထူကောင်းစွာဟနတိတပ်ပြီးတော့နေတတ်ပါတယ်ဣတိတတမထောသို့ကိလေသာတွေကိုပရိယတိစာပေတွေသိရင်နဲ့တတ်နေတယ်ပရိပတ္တိဓမ္မတွေကိုကျင့်ကြံကြိုးကုန်အားထုတ်ရင်းနဲ့တတ်နေတယ်အဲဒီလိုတတ်နေတဲ့ပုဂ္ဂိုလ်ကိုသံဃောသံဃာလို့ခေါ်တယ်ဘာလို့ခေါ်တယ်နှစ်ချက်ရှိသွားပြီဘယ်နှစ်ချက်ရှိသွားပြီနောက်တကပฏิပတ္တိပုရဏောဟိပฏิပတ္တိပုရဏောဟိဒေဝဝါဟောတုမနုသောဝါပฏิပတ္တိပုရဏောဟိဒေဝဝါဟောတုမနုသောဝါဘိက္ခုတိသင်္ခံကိစ္စတိပฏิပတ္တိကိုကျင့်နေရင်ဒေဝဝါဟောတုနတ်ပင်ဖြစ်ပါစေသစ္စာနာထောင်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ရဲ့တတိပဋ္ဌာန်တရားတွေကိုကျင့်ညာကြိုးကုန်အားထုတ်ပြီးတော့တရားလုံးတွေကိုရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်ဆိုရင်ဒေဝဝါဟောတုနာပဲဖြစ်ပါစေမနုသောဝါဟောတုလူပဲဖြစ်ပါစေယောက်ျားမိန်းမသီလရှင်သူတော်စင်မြည်သည့်ပုဂ္ဂိုလ်မဆိုဘိက္ခုတိယဟန်ဟူ၍ဘိက္ခုတိယဟန်ဝေသင်္ခါရွဲ့ချင်းတို့ဂေဇတိရောက်ပါပေသည်လို့တထာဝံကောင်းစွာမသွေမသာထိုက်ပါပေတော့တတိဆိုလိုက်ပါအယူဝါဒသီလတရားသူသူများขอญาตังฆาวาอยุวาทะทีละตยะดูสุเมียขอญาตังฆาวากิเลสาฤตัคขาเนมัลลิตังฆาวากิเลสาฤသက္ခာနေမလေသံဃာပါသမ္မာပฏิပတ်အကျင့်များရှိလသံဃာပါသမ္မာပฏิပတ်အကျင့်များရှိလသံဃာပါတရားကျင့်လျင်သံဃာပင်ခေါ်တွင်ရမည်သာတရားကျင့်လျင်သံဃာပင်ခေါ်တွင်ရမည်သာဣတိတော့ဘုရားတို့ပြည့်တဲ့ခုနပါဠိတော်များပြောပြီးပြီဘုရားတို့ရိတ်တာတရားစခန်းနေပါလေဆရာတော်ကြီးများတခါတခါယောဂီတွေကိုအားပေးတဲ့စကားလေးရှိပါလေ မျိုးသားမျိုးသမီးဒုံလဘယဟန်အလုံးပေါ့တရားစကားနေမှာဆိုယောဂီတို့ကြိုးစားပြီးမှကြကြိုးစားပြီးမှကြကိလေသာတတ်နေရင်တန်ခါပဲလေကိလေသာတတ်နေပါတယ်လေအေးကိုယ်ထဲမှာရှိနေတဲ့ကိလေသာတွေကိုလက်နဲ့ကင်ဆွဲပြီးတော့တတ်နေတန်ခါပဲတဲ့ဗလက်နဲ့တတ်မှတော့ဆိုရင်ခုနတုန်းကပြောပြီးပြီပရိယတ္တိပရိပတ္တိအထူးသဖြင့်မပရိပတ္တိပေါ့ပရိပတ္တိဆိုတာကတရားတလဲစားမှတ်နေတာပရိယတ္တိနဲ့သားရင်ရောဆိုတော့ပရိယတ္တိနဲ့လည်းသားလို့ရပါတယ်ဘယ်လိုရတော့ဆိုစာကျက်နေတဲ့အချိန်မှာဘုရင်တိုင်ဗုဒ္ဓရဲ့စာပေများကိုစိတ်ထဲမှာဆွဲပြီးတော့သမာဓိအကောင်းကောင်းနဲ့ကျက်နေရင်အဲ့ဒီစာကျက်နေတဲ့ပုဂ္ဂိုလ်ကလောဘမဖြစ်ဘူးဖြစ်သလားဖြစ်ပါဘူးဗျာဒေါသဖြစ်သလားဖြစ်ပါဘူးဗျာသူစာသူစိုက်ပြီးကျက်နေတဲ့ဥစ္စာအဲ့ဒီအချိန်မှာဘာလောဘမဖြစ်ဘူးဘာဒေါသမဖြစ်ဘူးအဲ့ဒါကိလေသာတန်နေတာပဲမလုံးနေတာလဲကိလေသာတန်နေရင်တဏ္ဍာစရင်ဝင်တာပဲကိလေသာတန်နေပါစရင်ဝင်လဲဒိဋ္ဌိသီလသံမြင်ခြင်းနာသဟတောဒီသံဃောဒုဒ္ဓကိလေသေဟနာတိတိသံဃောပရိပတ္တိပုရဏောဟိဒေဝဝါဟောတုမနုသောဝါဘိက္ခုတိသင်္ဃံကိစ္စတိတဲ့ဒါကြောင့်ဘုရားတို့မြေတိုင်တကယ်ကိလေသာတွေကိုတတ်နေရင်ပရိယတိနဲ့တတ်နေရင်ပရိပတ်တိနဲ့တတ်နေရင်တိလရှင်ဆရာကြီးဆရာလေးတွေကလည်းတန်ခါပဲတဲ့ဘာလို့ခေါ်လို့ရတယ်လဲစကားလေးကိုသေချောင်ကွဲအောင်မှတ်သွားတော့တန်ခါတယ်ခေါ်လို့ရတယ်တန်ခါလို့သုံးလို့ရတယ်ဘုန်းကြီးလို့ပြောတာမဟုတ်ဘူးဦးစင်းလို့ပြောတာမဟုတ်ဘူးကိုရင်လို့ပြောတာမဟုတ်ဘူးသဘောပေါက်တယ်နော်တို့ကြစကားရောမပြင်းနဲ့ချမ်းပြေမင်းကြောင့်ဆရာတော်ကသီလရှင်တွေကိုဘုန်းကြီးလို့ပြောတယ်ယဟန်လို့ပြောတယ်ကိုရင်လို့ပြောတယ်ဒီလိုလွဲမှကြောက်လို့ဟုတ်လားမရေးသားရေကိလေသာတွေကိုသန်းနေရင်တန်ခါပဲကိလေသာသန်းနေရင်ပါတယ်လေယောဂီဟာလည်းပဲတရားစကားမှတကယ်ကိလေသာတွေကိုသန်းနေရင်သူ့လည်းပဲစည်ရင်ဝင်လေတန်ခါစည်ဝင်တာပဲတန်ခါဆိုတာအပေါင်းကိုဟောတာတတ္တာကိုဟောတာဘာတတ္တာတော့ဆိုရင်ကိလေသာကိုသန်းနေတာဘာဝသနေရလဲအဲကိလေသာမသဘဲနဲ့သင်္ခါနာဝတ်ထားတဲ့ဓိဋ္ဌံလမ်းလျှောက်ရှောက်သွားနေရင်တော့အဲ့ဒါသံဃာလို့ခေါ်လို့မရဘူးသူကိလေသာမသဘဲနဲ့ကိုဟုတ်တယ်မလားအဲ့တော့ဒီလားချင်းဆရာကြီးဆရာလေးများကိုဘိန်းတို့ဘိန်းတိုင်းဘယ်ထဲမှထဲ့မလို့ဆိုရင်ခုနတုန်းကပြောသလိုပေါ့ကိလေသာကိုသတ်နေရင်တော့သံဃာတွေကိုထဲ့လိုက်သံဃာလို့သုံးလို့ရတယ်ဘာလို့သုံးလို့ရလဲเออไอ้อะไรตบออกตั้วไปဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကဘိက္ခုနီသာသနာအကြောင်းအရာလေးကိုတင်ပြပြီးတော့မှသီလရှင်တို့ရဲ့အကြောင်းအရာကိုပြောမှဖြစ်မယ်အဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ဘိက္ခုနီသာသနာတော်ကိုဘယ်မှာစပြီးတော့ခွင့်ပြုတော်မူတော့ဆိုရင်မြတ်စွာဘုရားဝါတော်၅ဝအရတဲ့ဘယေတ္တကြီးဝါတော်ဘယ်လောက်လဲအဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားဘုရားဖြစ်တော်မူတာတတ်တော်35ဘုရားတတ်တော်ဘယ်လောက်မှာတတ်တော်35မှာဘုရားဖြစ်5ဝါမြောက်ဝါကိုမြတ်စွာဘုရားဗမာဝါဆိုတော့ဆိုရင်ဝေသာလီပြည်မှာဝါဆိုတဲ့ကျောင်းတိုင်ကြီးနာမည်ကကုတ္တကာရတာလကျောင်းတဲ့မဟာဝုံတော်ကြီးထဲမှာဘုရား5ဝါမြောက်ဝါကိုကတ်တော်မူတဲ့အဲ့ဒီချိန်မှာပဲဘုရင်သားရဲ့မြတ်စွာဘုရားရဲ့ခမဲတော်သုဒ္ဓောဒနမင်းကြီးပြိဋိဘံစံနေသုဒ္ဓောဒနမင်းကြီးဘာဖြစ်လဲသုဒ္ဓောဒနမင်းကြီးဘာကြောင့်ပြိဋိဘံစံလို့ဘုရင်သုံးလိုက်လို့ဆိုရင်သုဒ္ဓောဒနမင်းကြီးကယဟန္တာသုဒ္ဓောဒနမင်းကြီးကဘာလဲယဟန္တာဖြစ်မယ်လို့ဘုရားရဲ့အဖေဖြစ်ပေမယ်လို့ဘုရားတိုင်သင်္ကန်းဝတ်မသွားရှာဘူးအဲ့ဒီရှင်မင်းကြီးကသင်္ကန်းဝတ်မသွားရှာဘူးလူဝင်းနဲ့ပဲပြိဋိဘံစံသွားတာအဲ့ဒါခမဲတော်ပြိဋိဘံစံတယ်ဆိုတော့တရေမြတ်စွာဘုရားကြားတော်မူတော့ကပိလဝတ်ကိုကိုယ်တိုင်ကြွပြီးတော့အဖေဇာပနာကိုမြတ်စွာဘုရားကိုတော်တိုင်ဥဆောင်ပြီးတော့အဲ့ဒီဇာပနာပြာကြအောင်ဆောင်ရွက်ဆောင်ရွက်ပြီးတော့ဘုရားဝေသလီပြီးမဟာဝန်တော်ကိုပြန်ကြွလာအဲ့ဒီမှာနန်းတော်ထဲမှာကြံခဲ့တာဘုရားတိုင်မိရွေးတော်ခေါ်ရမီဘယ်လိုလဲဘုရားတိုင်မေရတော်ဂေါရမီကတတ်တော်ဘလောက်ရှိပြီတော့ဆိုရင်62နှစ်ရှိပြီတတ်တော်ဘလောက်ရှိပြီလဲအဖွားအိုကြီးပဲအသက်62နှစ်တတ်တော်ကြီးပြီအဲ့ဒါ62နှစ်အဖွားကြီးကနန်းနဲ့မပျော်ဘူးပထမတော့ပျော်မှာပေါ့လေသုတ္တရဏကရှိနေသေးတာကိုသုတ္တရဏပြိဋိဘံပြုသွားတော့ဂေါရမီနန်းတော်ထဲနေရတာမပျော်တော့ ဘာလို့တုံးဆိုရင်ဘယေတိုင်အဲ့ဒီမှာဂေါရမိကသာကိဝေမင်းသမီး900တို့နဲ့တကွာသူကသူ့အသူသူကောင်းသူရဲ့သူကောင်းသူရဲ့ပြီးတော့အဲ့ဒီတဲမှာတခါတဲ့မာရင်ဆိုးတဲ့အဝတ်တွေဝဲပြီးတော့အဲ့ဒီတော့ကဘိက္ခုနီသာသနာမပေါ်သေးဘူးဘိက္ခုနီသာသနာမပေါ်သေးဘူးသူသားဖရာနောက်ကိုသူလိုက်တာနဝေနန်းသားနဲ့မလိုက်ဘူးဘယေတိုင်ခေါင်းကရုံတုံးမလိုက်တဲ့ပြီးတဲ့အခါကျတော့ဘယေဆိုးနဲ့အဝတ်တွေကိုဝတ်တယ်အဲ့ဒီဘယေဆိုးနဲ့အဝတ်တွေကိုဝတ်တဲ့ပုံစံဤဘုရားရတော်ဆိုတော့ဘုန်းကြီးတို့များစွာဘုရားမပွင့်ခင်မှာအဲ့ဒီအိန္ဒိယတခွေမှာပရဘိုက်ဆိုတာရှိတယ်။ဘာရှိလဲဘုရင်သား။ဇာတဲ့တော့ပရဘိုက်လို့သုံးတယ်ဘုရင်သားရဲ့။တွေ့တဲ့ဝိတ္တကောက်ဝဲပြီးတော့တို့လည်းတရားနှလုံးချင်းတော့ကြံသုံးနေကြတာပေါ့လေ။အထူးသဖြင့်ထင်ရှားအောင်ပြောရင်တော့ရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့သာသနာတော်မရောက်ခင်တုန်းကသိန်းစည်းဆရာကြီးထံမှာရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့လည်းပရဘိုက်ဝတ်ဖူးတယ်။ဘာဝတ်ဖူးသလဲ။ဒါဖြင့်ပရပိုက်ဆိုတဲ့ဩဟာရပရပိုက်ဆိုတဲ့အခေါ်ပရပိုက်ဆိုတဲ့ပုဂ္ဂိုလ်တွေဟာဘုရားမပွင့်ငင်တဲ့ကရှိတယ်လို့ဒီလိုရှင်းဥသွားမှတ်ပါဘုရားမပွင့်ငင်တဲ့ကပရပိုက်တွေရှိတယ်အမျိုးသားတွေလည်းပဲပရပိုက်ဝတ်ကြတယ်အဲ့ဒါပရပိုက်ဆိုတာဒီနေ့ခင့်နဲ့ပြောရင်တော့ဘုရားသားယသိလိုလိုဘာလိုလိုပေါ့အဲ့လိုအဝတ်မျိုးတွေပေါ့အဝတ်စားအယောင်တတ်မှတ်ချက်မရှိဘူးတချို့အညိုဝတ်တယ်တချို့အနီဝတ်တယ်တချို့အဝါဝတ်တယ်တချို့အဖြူဝတ်တယ်ဘာလို့တမတ်ချက်မရှိတဲ့အတွက်ကြောင့်မလို့သူတို့ဝတ်ချင်တဲ့အဝတ်တွေဝတ်တယ်။ကရုံတုံးနဲ့ပြီးတဲ့အခါကျတော့အဲ့ဒါသံဃာတော်တွေနဲ့လည်းသူတို့ရင်းနေနေရှိကြတယ်။အဲ့တော့ပရဝိကာရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့လည်းပဲသာသနာတော်ကိုမရောက်ခင်တုန်းကပရဝိဝတ်နဲ့နေဘူးတဲ့။ဘာဝတ်နဲ့နေဘူးလဲ။ပရဝိဝတ်နဲ့နေဘူးတဲ့။အဲ့ဒါလေးကိုမှတ်ထား။အဲ့တော့အမျိုးသမီးပရဝိတွေရှိသလိုအမျိုးသားပရဝိတွေလည်းရှိပါတယ်။ဒီကုဏတော်ကဘုန်းကြီးပြောတဲ့ကုံတလကေတီလို့ခေါ်တဲ့အမျိုးသမီးဟာသူလက်ကပရပိုက်မှပဲပရပိုက်ចောင်းကိုရောက်သွားတာပရပိုက်ចောင်းကိုရောက်သွားပြီးတော့အဲ့ဒါပရပိုက်မှဝတ်တာနောက်တော့မှရှင်သာရိပုတ္တရာနဲ့တွေ့ပြီးတော့ဝါဒတစ်ထောင်မေခွန်းနေပါလေမေးတော့မှသူမဖြေနိုင်တော့မှအရှုံးပေးပြီးတော့ကုံတလကေတီဟာသာရဏတော်ကိုဝင်လာတာအဲ့တော့မှဘိက္ခုနီမှဖြစ်တာအဲ့တော့အဲ့ဒီလိုတဲ့အိန္ဒိယမှာကအစင်လာရှိတော့မိရတော်ဂေါရမေကသူလဲပရပိုက်မှအသွင်နဲ့ပေးတဲ့အဝိတ္တိချော့နဝေနန္ဒာတွေချော့ချုပ်ပြီးတော့အဲ့ဒါသူဖာရီစွန်းသောအဝိတ္တိတော့ဇာတဲ့တည်းလို့ပါတယ်အဲ့ဒါဝိကရုံတုံးပြီးတော့နောက်ကသာကီဝင်မင်းသမီး900နဲ့တကွာဝေသာလီကိုလိုက်လာတာဘယ်ကိုလိုက်လာတာတတ်တော်ဘလောက်လဲ92နှစ်တတ်တော်ဘလောက်လဲမရင်သားအဲ့တော့ကမိလာနဲ့ဝေသာလီဟာဘလောက်ဝေးတုံးဆို၅ယူဇနာဝေးတယ်ဗနိတုနာလဲ၅ယူဇနာဝေးတယ်ဆိုတော့ဘုန်းတော်ပြေးတိုင်း၁ယူဇနာကို၈မိုင်လုံးလဲပြောတယ်၁၂မိုင်လုံးလဲပြောတယ်အဲ့တော့၁၂နဲ့ပဲအတွက်၁၂၅လီဆိုရင်ဘလောက်လဲမိုင်60လောက်ဘလောက်ရှိမလဲမရေးတိုင်းဒီကနေ့ရန်ကုန်မကဘူးအဲ့ဒီခရီးကိုအဲ့ဒီခရီးကိုမိရတော်ခေါ်ရမိယထာမရှိဘူးဖဏမပါဘူးကာမရှိဘူးကာမရှိတော့မရှိတာဒါလည်းအဲ့ခေတ်ကနော်ယထာဆိုတာကတော့မြင်းယထာတတ်တော်က62နှစ်တတ်တော်ဘယ်လောက်လဲ62နှစ်အဲ့တော့ဘုန်းကြီးတို့ပြင်းတဲ့တရားနေဘကိုးနဲ့ရံကုန်ကိုကောင်းချောင်းခရီးခြေလင်းခရီးဖဏမပါဘာမပါနဲ့ခေါင်းကကရုံးနန်းတော်ထဲမှာဂရိပါဖဏစီရွှေထီးဆောင်ပြီးတော့နေလာတဲ့ထိုဂေါရမင်းကြီးနဲ့နောက်ပါအမျိုးသမီး900ဟာဘာဖြစ်ချင်ညာတော့ဆိုရင်သင်္ကန်းဝတ်ရှင်လို့ဘဝရှင်တို့လည်းအဲ့ဒါနဲ့မြတ်စွာဘုရားရှိလဲမဝင်ရဲဘူးမဝင်ရဲတော့ပင်ကလည်းပင်မနေပြီဟာခြေတော်မှာတခါတော့ဘူးတွေပေါက်သွေးတွေနဲ့62နှစ်ရှိနေပြီတတ်တော်ကအဲ့ဒါကုဒါကာရမဟာဝန်တော်ကြီးရဲ့အပြင်ဘက်မှာမဟာဝန်တော်ကြီးရဲ့အပြင်ဘက်မှာထိုင်ပြီးတော့ငိုနေကြတာဘုရားသခင်ရဲ့အဲ့ဒါကိုဘုသူကသွားတွေ့တော့ဆိုတော့ညီတော်အာနန္ဒာကသွားတွေ့တာတတိတော်မှာအာနန္ဒာကအမလီမေတော်ကြီးဘယ်လိုဖြစ်လာတာတော့ခေါင်းလဲကရုံးကြီးနဲ့ဟဲ့အညီတို့ကလည်းဘယ်လိုဖြစ်လာတော့ခေါင်းကရုံးနေနဲ့ဟဲ့တပည့်တော်တို့သာသနာတော်ဝင်ခြင်းနဲ့ဘုရားတင်ငန်းဝတ်ခွင့်ပေးသားတော်ဘုရားကလျှောက်ပေးပါဘုရားဒါနဲ့အာနန္ဒာကပရိသတ်မြတ်စွာဘုရားသွားလျှောက်တယ်မြတ်စွာဘုရားမေတော်ကြီးနဲ့တကွာသာသမီမင်းသမီး900တင်ငန်းဝတ်ဖို့လို့ရောက်လာကြပြီဘုရားဘုရားကခွင့်မပေးဘူးပရိသတ်ပဲတယ်မွေးရဘူးတဲ့ မဝင်ရဘူးတဲ့သာသနာတော်တွေကိုဒုတိယတကြိမ်ခွင့်တောင်းတယ်မရဘူးတတိယတကြိမ်ခွင့်တောင်းတယ်မရဘူးဒီတော့မှအာနန္ဒာကသကားသိတတ်တာဘေးတဲ့မြတ်စွာဘုရားတဲ့အရှင်ဘုရားရဲ့သာနာတော်မှာမဲ့ညာဖုန်ညာအရတမအရတဖုန်ညာကိုမြို့သမီးတွေကမရနိုင်ဘူးလားပြန်ရနိုင်တာဘောကွာတဲ့မဲတော့ဂျေဇူးကိုစတဲ့အနေနဲ့ရှင်ဘုရားမဲတော်ကြီးကိုတော့တင်ကောင်းအဖွဲ့ပေးလိုက်ပါဗျာဆိုတော့မှအဲ့ဒီမှာအနန္ဒာကအကိုကနဲ့ဘုရားကိုရောက်တော့မှမြတ်စွာဘုရားကဂိုင်းအဲ့ဒါဆိုရင်လည်းငါဘုရားခွင့်ပေးမယ်သို့တော်ကရုဒံတရား၈ပါးတဲ့ကရုဓမ္မဘာလည်းပြောကြည့်ကရုဒံတရား၈ပါးကိုအတတ်အဆုံးလိုက်နာနိုင်မလားလိုက်နာနိုင်မယ်ဆိုမှမယ်တော်ကြီးကိုတင်ကောင်းအဖွဲ့ပေးမယ်လို့မင်းတော်ပြောဆိုတော့မှအဲ့ဒီမှာမိရတော်ဂေါတမကြီးကိုသွားပြောတယ်မယ်တော်ကြီးကရုဏတရား၈ပါးကိုလိုက်နာနိုင်မမလားလိုက်နာနိုင်မယ်ဆိုမှမြတ်စွာဘုရားကခွင့်ပေးမယ်လိုက်နာနိုင်ပါတယ်ဘုရားသာတော်ဘုရားလျှောက်ပါဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားကဂိုင်းကရုဏတရား၈ပါးကိုလိုက်နာမယ်ဆိုရင်ဘိက္ခုနီဖြစ်စေလို့ဆိုပြီးတော့အဲ့ဒါမြတ်စွာဘုရားကမိရတော်ဂေါတမီကိုဘေးရတဲ့ဘိက္ခုနီဝတ်ခွင့်ပေးတယ်နောက်ကသာကြီးဝင်မင်းသမီး900ကျန်နေသေးတယ်သာကြီးမင်းသမီးဘယ်လောက်လဲအဲ့တော့မိတို့တော့ဂေါတမီတပါးနဲ့ပဲယဟန်ပြုခွင့်ရကြံတဲ့သာသမီမင်းသမီး900ကလည်းသူတို့သင်္ကန်းဝတ်ဖို့လိုက်လာတာပြန်လို့လည်းမဖြစ်တော့ဘူးရှင်န်းတော်ကအဲ့တော့ညီတော်အနန္ဒာကလျှောက်တယ်မြတ်စွာဘုရားဟိုဘိက္ခုနီဝိရှင်နဲ့ဟိုသာသမီမင်းသမီးတွေကိုဘယ်လိုလုပ်ပေးရမလဲဘုရားယဟန်ခံတဲ့တိမ်ထဲမှာအဲ့ဒီမျိုးသမီး900ကိုဘိက္ခုတန်ဃာကယဟန္တာတန်ဃာတော်တွေကနေပြီးတော့ယဟန်တွေကနေပြီးတော့အဲ့ဒီအမျိုးသမီးတွေကိုတိမ်ထဲခေါ်သွားဘယ်ခေါ်သွားမလဲတိမ်ထဲခေါ်သွားပြီးတော့တန်ဃာတွေ၃တဲ့တပိတ်တန်ဃာတွေ၃တဲ့သင်္ကန်းတရားနာတော်ဘေးဒဘုရားလက်ထက်ကဘိက္ခုနီမတွေကဒီတိလန့်ရှင်နေနဲ့အဝတ်စားခြင်းမတူဘုရားတို့အခုတန်ဃာတွေဝတ်နေတဲ့ဘယ်မှာတန်ဃာတွေဝတ်နေတဲ့အပေါ်ကကိုယုံဧကတိလို့ခေါ်တယ်ဘုန်းကြီးတို့ပကောင်းပေါ်မှာတင်တယ်နထသင်္ကန်းကြီးနောက်တက်ကဘုန်းကြီးတို့သုံးတယ်တပိတ်အဲ့ဒါရှာလိုက်กว่าရှာအောင်ရတော့ရလဲရကောဟိုဆံကချလာပြီးသားခေါင်းကကတော့ကတုံးပြီးသားဆိုတဲ့အခါကျတော့အဲ့ဒါမလို့တယ်လေအဲ့ဒီသာကွေမင်းသမီး900ကိုဘေးရတိုင်တိမ်နေခေါ်သွားပြီးတော့တိမ်နေမှာယဟန်ယောက်ျားတွေကနေပြီးတော့ယဟန်တန်ဃာတွေကနေပြီးတော့ကမောဝါဖတ်တာဘာလို့လဲအဲ့ဒီမျိုးသမီးခရကောင်မထသံဃာတွေဝိုင်းပြီးတော့ကမောဝါဖအဲ့ဒါဘုန်းကြီးတို့ညတိစတုဒ္ဓကမောဝါစာဖြစ်အဲ့ဒီအမျိုးသမီး900အာလုံးတို့သည်ယဟန်ဖြစ်တယ်တဲ့ဘာဖြစ်သွားလဲတိမ်ဝါကဆဲလာတော့ဒုကုလေးပခုံးပေါ်တင်းလို့ဒုကုလေးပခုံးပေါ်တင်းလို့တပိတ်လေးပိုက်လို့ကဲအဲ့ဒါဒီနေရာမှာဘုန်းကြီးတို့ပြောစရာတခုရှိလားဗျာနဲ့ဘာပြောစရာရှိတာတော့ဆိုရင်တချို့တချို့အရတေသားတွေမှာဘုန်းကြီးတို့မကြမ်းမကြမ်းတွေ့ဘူးတဲ့အမျိုးသမီးတွေတိမ်ထဲကိုဝင်ရင်မောက်ထုတ်တယ်ဟဲ့တွားနင်တို့တိမ်ထဲဝင်တယ်နင်တို့အလို့မရှိလက်ဒီတိမ်ထဲမှာဆိုတော့ကမာကြီးကလည်းကြောက်လို့ဘုန်းဘုန်းဘုရားတပည့်တို့တိမ်ထဲဝင်ခွင့်ရလားဘုရားမဝင်နဲ့မဝင်နဲ့အမျိုးသမီးတွေတိမ်ထဲမဝင်ကောင်းဘူးအမျိုးသမီးတွေတိမ်ထဲမဝင်ကောင်းဘူးတဲ့ကဲအမျိုးသမီးတွေတိမ်ထဲမဝင်ကောင်းဘူးဆိုရင်မြတ်စွာဘုရားသည်ဘာဖြစ်လို့တာကင်ဝင်မင်းသမီး900ကိုတိမ်ထဲဝင်ပြီးတော့ယဟန်ယောက်ျားတွေဝိုင်းပြီးတော့ဒီနေ့ယဟန်နဲ့ကမောဝါဖတ်ယဟန်ခံတယ်လို့ပဲမြတ်စွာဘုရားခံခွင့်ပေးလိုက်တယ်လေ။ဒါဒီနေ့မှာဘုရားတို့ပြည်သားမှတ်စရာတစ်ခုရှိတာကအမျိုးသမီးတွေဟာတိမ်ထဲကိုဝင်ကောင်းပါလေ။ဝင်ခွင့်လည်းရှိပါလေ။သို့တော့ယဟန်ခံနေသောအချိန်ပေါ့အဲ့ဒီအချိန်ဆိုရင်တော့ဒါလည်းဝင်ကောင်းသေးတာပဲ။တန်ခါနဲ့နှစ်တောင်းသွားတဲ့ဘလောက်လဲဘယေသနှစ်တောင်းတော့၃ဘီ၄ဘီလောက်ချလိုက်ပြန်နည်းနည်းလွတ်အောင်ဆိုရင်ကမောဝါဖတ်နေတဲ့ဝိုင်းပြီးတော့ကမောဝါဖတ်နေတဲ့တန်ခါနဲ့၃ဘီ၄ဘီလောက်အလွတ်မှထိုင်နေရင်တန်ခါနဲ့နှစ်တောင်းတော့ဟာတာဘမဆက်ရင်လို့ဒီလိုဘုန်းကြီးတို့ဇာမရဒီလိုသုံးတယ်အဲ့ဒီနားမှာအမျိုးသမီးတွေနေခွင့်ရှိတယ်တိမ်မော်ကိုတက်ကောင်းတယ်တိမ်မော်ကိုဝင်ကောင်းတယ်ဘုရားလက်ထက်ကတော့အမျိုးသမီးတွေအဲ့ဒီလိုကိုယဟန်တွေခံခဲ့ကြရတာတန်ဃာတွေကြားထဲမှာထိုင်ပြီးတော့အဲ့တော့ယဟန်ခံနေတဲ့အချိန်မျိုးတော့မဝင်ရင်ကောင်းတယ်သို့တော့ဝင်ခွင့်ရှိတယ်ထိုင်နေအဲ့ဒီနားမှာတန်ဃာနဲ့လွတ်တဲ့နေရာမှာထိုင်နေရတယ်ဘေးသားရေ အဲ့ဒီနေရာမှာဒါလေးဘုန်းကြီးပြောကျင်တာကဟိုမျိုးသမီးတွေတိုင်းနေဝင်ကောင်းမဝင်ကောင်းပြဿနာကဒီမှာအဖြေထွက်ပါလေဝင်ကောင်းပါလေဝင်ကောင်းလားမဝင်ကောင်းဘူးလားဝင်ကောင်းပါလေဘာဖြစ်လို့ရှင်မရဝင်ကောင်းတယ်လို့ပြောနေတုံးဆိုရင်ခုမှတိုင်းနေမှာမြတ်စွာဘုရားကညတ္တိသနုဒ္ဓကမဝါစာဖြင့်အခုခေတ်ကိုတော့ရဟန်းခံတယ်လို့ပဲအဲ့ဒီမျိုးသမီးလေးကိုအလဲကောင်းမှထားပြီးတော့ကမဝါဝိုင်းဖတ်ပေးလိုက်တာတိမ်မှာလောက်ရတာဘာမှလောက်ရတာလဲအဲ့တော့ဘုန်းကြီးတို့ဘုန်းကြီးသားရေအဲ့ဒီဘိက္ခုနီမဖြစ်ပြီဆိုလိုက်ကြပါစို့ဗျာတို့တို့သွားလိုက်ကြပါစို့ဘိက္ခုနီမဖြစ်ပြီဆိုတော့အဲ့ဒီဘိက္ခုနီမတွေဝတ်တယ်သင်္ကန်းဘုန်းကြီးတို့နဲ့တူတူပဲဘိက္ခုနီမတွေသင်္မိုင်ဘုန်းကြီးတို့ဝတ်တဲ့သင်္မိုင်ဘုန်းကြီးတို့ဝတ်တဲ့ဧကတိပဲဘုန်းကြီးတို့သုံးတဲ့တပိတ်ပဲဘုန်းကြီးတို့သုံးတဲ့ဒုကုတ်ပဲတူတူပဲထားပဲတို့ကဆိုတော့တနေ့တော့ဟုတ်တနေ့တော့ဘေးတိုက်ဘာပြဿနာတက်တုံးလို့ဆိုတော့ဘိက္ခုနီမတပါးဆုံးခံသွားတယ်ဘိက္ခုနီမတပါးဘာလုပ်လဲဆုံးခံသွားတယ်ဆုံးခံသွားတဲ့အခါကျတော့ဘေးတိုက်လေတိုက်တာဘာတိုက်တာလဲလေကတာမန်လေတိုက်ရင်ကိစ္စမရှိဘူးအိန္ဒိယဆိုတော့သိတဲ့အတိုင်းပေါ့လေခက်ကြမ်းကြမ်းလေပြင်းပြင်းတိုက်ပဝင်ရတယ်လေပြင်းပြင်းတိုက်တဲ့အခါကျတော့သင်္ကန်းလွင့်တယ်ဘာလွင့်သွားတယ်လဲသင်္ကန်းလွင့်သွားတဲ့အခါကျတော့ရှင်သာပေါ်သွားတယ်။အဲ့ဒါဘေးရလူတွေကဝိုင်းဟားတာဒီဘိက္ခုနီမကိုဝိုင်းဟားတဲ့အခါကျတော့မှဒီအကြောင်းကိုမြတ်စွာဘုရားကြားတော်မူတဲ့အခါကျတော့မြတ်စွာဘုရားကဘိက္ခုနီမများကိုသင်္ကန်းတစ်ထက်ထပ်ခွင့်ပြုတယ်။ရှင်လွှမ်းသင်္ကန်းနဲ့ဗာသင်္ကန်းနဲ့လေရှင်လွှမ်းသင်္ကန်းတစ်ထက်မြတ်စွာဘုရားအဲ့ဒီမှာခွင့်ပြုတော်မူတယ်တဲ့။ဟောသင်္ကန်းတိုးလာတယ်ဘိက္ခုနီမအဲ့တော့မြတ်စွာဘုရားဘိက္ခုနီမတွေကိုခွင့်ပြုတော်မူတာဘုရားတင်ကဆယ်တောင်ရှိတယ်။တင်ကဘယ်နဲ့တည်းရှိတယ်လဲ။ရှိပါဗျာ။အဲ့တော့နောက်တစ်ခုရေသနုတ်တင်ကနဲ့ရေသိသရေလဲချိုးဖို့လို့တင်ကနောက်တစ်ကဓမ္မရာတင်ကနဲ့မြတ်စွာဘုရားဓမ္မရာကိစ္စဖြစ်တဲ့အခါမှာဝတ်ဖို့လို့မြတ်စွာဘုရားအဲ့ဒီတင်ကတစ်ထည့်လဲမြတ်စွာဘုရားခွင့်ပြုတော်မူတယ်။ရှင်လွန်းတင်ကလည်းမြတ်စွာဘုရားခွင့်ပြုတော်မူတယ်။အဲ့တော့ဒါတွေကသိသိသိဆိုင်လို့ဘုန်းကြီးတို့ဒါလေးပြောလိုက်တာဘုန်းကြီးတို့တန်ဃာတော်များနဲ့ဆိုင်ရင်တော့ဘုရားလက်ထက်ကဥပလဝံတို့ခေမာတို့ပရာစာကြီးတို့ယသောတရားတို့ဓမ္မဒိနာတို့ဒီဘိက္ခုနီမကြီးတွေဝတ်သွားတာတွေဟာသင်္ကန်းနေဓမ္မရှင်လွန်သင်္ကန်းရှိတယ်အပေါ်ကဘုန်းကြီးတို့လည်းဧကတိပဲအောက်ကသင်္မိုင်တူတူပဲပခုံးတင်တဲ့ဒုက္ခတူတူပဲတပိတ်ဒီတပိတ်နေပဲသူတို့ဆုံးခံစားရတာပဲအဲ့တော့သူတို့ကိုများစွာဘုရားခွင့်ပြုတော်မူတာသင်္ကန်းဆယ်တယ်ဘုရားခွင့်ပြုတယ်သင်္ကန်းဘယ်နဲ့ထဲလဲသင်္ကန်းဆယ်မျိုးသုံးဆွဲခွင့်ရှိတယ်ဘိက္ခုနီမများဟာထားလိုက်တော့အဲ့ဒါဘိက္ခုနီမများသင်္ကန်းသုံးခွင့်ပြုတာဒါလေးဘုန်းကြီးတို့ပြည်သားပေါင်းသူတော်ကောင်းတို့သဘောပေါက်သွားပြီဒီနေ့ခေတ်သီလရှင်ဆရာကြီးဆရာလေးများမှာဘေးသိုက်သူတို့အဲ့ဒါကိုမှီပြီးတော့သူတို့သုံးနေတာသီလရှင်ရဲ့ခန္ဓာကိုယ်မှာဝင့်နေတာဘေးသိုက်အဝိ6မျိုးရှိတယ်အဝိဘယ်နှမျိုးရှိသလဲလက်ချိုတာဘေးတိုင်းဂိုက်တူတဲ့ဂိုက်ရှည်တဲ့အင်းကြီးတဲ့ကိုယုံတဲ့လုံကြီးတဲ့ပခုံးတင်တဲ့ဘယ်နှမျိုးရှိလဲဟုတ်လားမဟုတ်လားမေးကြည့်လိုက်လက်တို့ပြီးတော့ဆရာတို့ဘုန်းကြီးပြောသွားတာဟုတ်သလားလို့ဟုတ်သလားမဟုတ်ဘူးလားပြောသလားရှင်လေးဟုတ်မဘောကိုလည်းစာကြည့်ပြီးရေးထားတာပဲဒီကံပြောမှကျွန်တော်တော့ကြကြဘယ်နဲ့တည်းရှိလဲတို့6မျိုးဝတ်တယ်တို့ဘယ်နှမျိုးဝတ်လဲဟိုမှာကဘုန်းကြီးတို့မရင်တဲ့အဲ့ဒါ10မျိုးရှိတယ်ဘယ်နှမျိုးရှိသလဲ10မျိုးရှိတယ်ခိုင်ထားလိုက်တော့အဲ့ဒါဘုရားလက်ထက်ကဘိက္ခုနီသီလရှင်မပေါ်သေးဘူးခဏနေဦးအဲ့ဒါတတ်ထားဦးအဲ့တော့ခေမာတို့ဥပ္ပလုံတို့ပရာစာယီတို့ဓမ္မဒိနာတို့ဒါတို့ဘောလေဘုန်းကြီးတို့မရင်တဲ့အဲ့ဒါတွေနောက်တော့သင်္ကန်းဝင်းရှင်တဲ့အမျိုးသမီးတွေတခါပေါ်လာပြန်ဟောသင်္ကန်းဝင်းရှင်တဲ့အမျိုးသမီးတွေပေါ်လာတဲ့အခါကျတော့မြတ်စွာဘုရားကဟိုဘိက္ခုနီမ900ကလွဲပြီးတော့နောက်ထပ်အမျိုးသမီးတွေသင်္ကန်းဝင်းမဲ့ဆိုလို့ရှိရင်ဘိက္ခုနီသံဃာထံမှာအယယဟန်ခံပါတဲ့ဟောဒါနောက်ထပ်ပြည့်ညတ်တဲ့တခုထပ်ထုတ်လာကောင်းပြီသင်္ကန်းဝတ်ရှင်နေဆိုရင်ကောင်းပြီသင်္ကန်းဝတ်ရှင်နေဆိုအမျိုးသမီးချင်းအယယဟန်ခံပြီလားဂရုံတုံးခုနကတော့ပြောတဲ့သင်္ကန်းလေးအကုန်လုံးဝတ်သင်္ကန်းလေးဝတ်ပြီးပြီဆိုလို့ရှိရင်အမျိုးသမီးတွေကြီးတိတန့်တိမ်ထဲကိုလာတဲ့တည့်ရလာတဲ့ပြီးတော့အမျိုးသမီးတွေကမ္ဘာဖတ်တာလည်းအမျိုးသမီးပဲ။ယဟန်ခံမဲ့အမျိုးသမီးရဲ့အလဲကောင်းမှထိုင်။သူဝိုင်းပြီးတော့အမျိုးသမီးတွေအကုန်လုံးကမ္ဘာဖတ်။ဘေကုနီမတွေကမ္ဘာဖတ်။ဖတ်လို့ပြီးပြီလား။ပြီးပြီဆိုလို့ချင်းခေါ်လာခဲ့တိမ်နေ။ယဟန်ယောက်ျားတွေရှိတဲ့တိမ်နေကိုခေါ်လာခဲ့ပြီးတော့အဲ့ဒီမှာတိမ်တစ်ခါပြန်တက်။တိမ်နှစ်ခါတက်ရတယ်။တိမ်ဘယ်နှခါတက်ရလဲ အမျိုးသမီးချင်းချင်းတိမ်မောမှကမောဝတစ်ချိန်ဖားတယ်ပြီးတဲ့အခါကျတော့မှတန်ခါယောက်ျားတွေထံခေါ်လာပြီးတော့တစ်ချိန်ကမောဝတိမ်တစ်ခါတက်ရတယ်ဘုရားလက်ထက်ကဂျဟန်ဖြစ်ခိုးလို့ဘိက္ခုနီမတပါဖြစ်ခိုးလို့မလွယ်ဘူးဘုရင်တိုင်တိမ်တစ်ခါဝင်မေးရတယ်တိမ်မနှခါဝင်မေးရတယ်လေတိမ်တစ်ခါဝင်မေးရတယ်အဲ့ဒီလိုတိမ်တစ်ခါဝင်ပြီးတော့မယဟန်ဖြစ်တယ်တဲ့တိမ်တစ်ခါဝင်ပြီးတော့မှဘာဖြစ်တယ်လဲတိမ်တစ်ခါဝင်ပြီးတော့မှအဲ့ဒါယဟန်ဖြစ်တယ်အဲ့ဒါဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရမေလက်ထက်တော်တော့ကတဘိက္ခုနီမတွေရဲ့ဝတ်ပုံစားဖို့ဘိက္ခုနီမတွေတန်ဃာတွေနဲ့ဓာန်တူပေါ့လေချိမြောက်ခြင်းခံရတာတွေကိုဒါဘုန်းကြီးတို့ခေမာတို့ဥပ္ပလုံတို့ပရာစာကြီးဆိုရင်လည်းပဲပြေးတဲ့သူအတူလင်မဲ့သေးသေးသားကြီးပဲရင်နဲ့ရင်နဲ့တားငယ်ပဲဆွန်ရှိဆွန်ရှိဘယ်လိုပေါကတွေနဲ့တွေ့တွေ့ပရာစာကြီးကဘုန်းကြီးတို့နောက်ဆုံးမြတ်စွာဘုရားတန်ဃာတော်မှာဘိက္ခုနီမဝတ်လာတော့ပရာစာကြီးဟာတရားသူကြီးဖြစ်သွားတယ်ဝိနည်းဒရဧရတဲ့ဝရုကုံတို့သာသနာတော်မှာပြဿနာကိစ္စတစ်ခုခုပေါ်လာရင်ပရာစာကြီးမပါလို့မရဘူးပရာစာကြီးကဝိနည်းတက်တယ်ဘာတက်တယ်ဝိနည်းဆုံးဖြတ်ချက်ပရာစာကြီးအတတ်ဆုံးဝဲတယ်ပရာစာကြီးအတော်ဆုံးဝဲတယ်ရှင်ဥပါလိနဲ့တန်းတူထားပြီးတော့ကိုများစွာပြချီးမြှောက်တော်မူထားတာအဲ့ဒါဘုရားလက်ထက်ကမျိုးသမီးတွေကမခေဘူးဆိုတာကိုဘုန်းကြီးတို့ဘုရားတိုက်အမျိုးသားများနဲ့တန်းတူအခွင့်ရေးပေးတော်မူတဲ့မြတ်စွာဘုရားကိုယ်တော်တိုင်ဘောရသိင်ချီးမြှင့်တော်မူတယ်ဆိုတာကိုအဲ့ဒါဘုန်းကြီးတို့ဘုရားသားပေါင်းတော်ကောင်းတို့သိပြီဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာတော်မှာဘွယ်တူးဂုံတူးရတာဘိက္ခုနီမသာသနာထိတ်ခေါင်တင်ဘိက္ခုနီမကြီးတွေဘယ်နှပါးရှိတုံးဆိုရင်လိုက်ပြီးတော့ရည်ကြည့်တဲ့အခါမှာ73ပါးတိတိရှိတယ်ဘယ်နှပါးရှိလဲအဲ့ဒါသာသနာတော်မှာတကက်ထူးထူးချွန်ချွန်မိဂွနီမှာ33မှာရှိခဲ့ဘူးတဲ့တဲ့ဘုရားပရိနိဗ္ဗာန်စံပြီးဆိုလိုက်ကြပါသို့ပရိသတ်ရေမြတ်စွာဘုရားပရိနိဗ္ဗာန်စံပြီးတော့အနှစ်တရာတဲ့ပရိသတ်နှစ်ပေါင်းမလောက်တယ်လေအသောကမင်းကြီးလက်ထက်ဗာမင်းလက်ထက်လေအသောကမင်းကြီးလက်ထက်မှာဘိက္ခုနီသာသနာကိုအားပေးတယ်ဘာသာသနာအားပေးလေဘိက္ခုနီသာသနာကိုဘလောက်ထိအောင်အားပေးတော့ဆိုရင်အတောကမင်းကြီးရဲ့သမီးတော်သင်္ကမိတ်တာဘယ်သူလဲဘယေသာသာတော်မောင်မဟိန္ဒာနဲ့သမီးလားသင်္ကမိတ်တာဒုံလဘကျုံပြန်ရကြားဘူးတယ်ဟုတ်လားကြားဘူးပြီးတာအဲ့ဒါသင်္ကမိတ်တာဆိုတာဘိလိုဘယေသာရဲ့သီရမအတောကမင်းကြီးရဲ့သမီးတော်ပဲသူဘာဖြစ်တယ်လဲသာသနာတော်ကိုဝင်တယ်ဘိက္ခုနီမဝတ်သွားတယ်ဘာဝတ်သွားတယ်လဲဘိက္ခုနီမဝတ်သွားတယ်ဆိုရင်အတောကမင်းကြီးလက်ထက်မှာဘိက္ခုနီသာသနာချီးမြှောက်ခြင်းခံရတယ်မြှောက်စားခြင်းခံရတယ်တဲ့ကဲအတောကမင်းကြီးကိုတိုင်ကိုဌာနသာသနာပြုလွတ်တယ်အတောကမင်းကြီးကိုတိုင်ကိုဌာနဘာလို့လဲသာသနာပြုလွတ်တဲ့အခါကျတော့ဘိက္ခုနီသာသနာတော်ခါဘုန်းကြီးတို့ပြေးတယ်အဲ့ဒီကိုတိုင်ကိုဌာနထဲမှာတဲ့ဘိက္ခုနီသာသနာရောက်တဲ့နေရာပေါ်သီဟိုကိုသာသနာရောက်တယ်ဘိက္ခုနီမတွေသီဟိုကိုရောက်တယ်ဘယ်ကိုရောက်တယ်လဲနောက်တကဘုန်းကြီးတို့သုဝနာဘုံမိတဲ့ဘယ်ကိုရောက်တယ်လဲနောက်တကအပ္ပရန္တတိုင်းအပ္ပရန္တတိုင်းတို့ခေါ်တယ်အဲ့ဒီတိုင်းကိုလည်းရောက်တယ်တဲ့အဲ့တော့ဘုန်းကြီးတို့ဒီသာသနာတော်နဲ့အတူတူပေါ့လေဘိက္ခုနီမတွေကလည်းပဲယဟန်ယောက်ျားတွေနဲ့အတူတူဘုန်းကြီးတို့ပြေးတိုက်သာသနာမျိုးခရီးကျွားတော်မူကြတယ်ထွက်တော်မူကြတယ်အဲ့ဒါမဟိန္ဒအတောကမင်းကြီးရဲ့သားတော်မဟိန္ဒသမီးတော်သင်္ကမိတ်တာမောင်နှမနှစ်ယောက်အဲ့ဒီမောင်နှမနှစ်ယောက်ဘုန်းကြီးတို့ပြေးတိုက်သာသနာပြုသွားတာကဒီမောင်နှမနှစ်ယောက်သာသနာပြုသွားတာကကိုတီခိုရောက်တဲ့အခါကျတော့ဘုန်းကြီးတို့အဲ့ဒီတီခိုကျောမှာပေါ့လေဒေဝနပိယဒိဋ္ဌမင်းကြီးရဲ့ဒေဝနပိယဒိဋ္ဌမင်းကြီးရဲ့ဘုန်းကြီးတို့ညီတော်မဟာနာကမင်းသားနဲ့သူ့ရဲ့မိဖုရားအနုရာဒေဝီလို့ခေါ်တဲ့မိဖုရားတို့အဲ့ဒီမှာတစ္ဆသံယုတ်တရားတော်ကိုနာကြားပြီးတော့အနုရာဒေဝီမိဖုရားကဘိက္ခုနီမဝစ်ရှင်နေတဲ့ဘာဝစ်ရှင်နေတဲ့ဘိက္ခုနီမဝစ်ရှင်တော့အရှင်မဟိန္ဒကိုလျှောက်တယ်ရှင်မယားတပည့်တော်နဲ့တကောကနန်းနှင်းသူ900ဘိက္ခုနီမပြုလို့ရှင်ပါတယ်ဘုရားဆိုတော့ရှင်မဟိန္ဒကဘာတော့တယ်ဟိုပါတလိပုတ်မှာဂျန်နေခဲ့တဲ့သူ့ရဲ့ညီမလေး
တင်ကမိတ်တာကိုလှမ်းပြင်းနေငါညမလေးလာခဲ့လာခဲ့တီဟိုကိုလိုက်လာခဲ့ဒီမှာဘိက္ခုနီမဝတ်ချင်တဲ့အမျိုးသမီးတွေရှိနေတယ်အဲ့ဒါငါညမနဲ့တကွာနောက်ကဘိက္ခုနီမတွေခေါ်လာခဲ့ဆိုပြီးတော့ဝိဇာညာ3ပါးနဲ့ပြည့်စုံတဲ့ယဟန္တာမ9ပါးတဲ့ပရိသတ်ယန္တာမဘယ်နှပါးလဲဝိဇာညာဆိုတာပုတိအာကိုပြောတာဘုဗ္ဗနိဝါဒနုဒတိညာဒေဝသကုညာအသဝကယညာအဲ့ဒီပုရိအာနဲ့ပြည့်စုံတဲ့ယဟန္တာမကြီး9ပါးကိုဥဆောင်ပြီးတော့တင်ကမိတ်္တထေရီမဟာပရိသတ်ရေဒီဟိုကိုကြွလာပါတယ်ကြွလာပြီးတော့အဲ့ဒီအနုရဒေဝီမိဖုရားနဲ့တကွာနန္ဒင်းသူ900ကိုဘာလို့တဲ့ယဟန်ခံပေးလိုက်တယ်ဘာလို့ပေးလိုက်တယ်လဲယဟန်ခံပေးလိုက်တယ်ထုံနိတုသွားပဲအပ္ပန္တရအတိုင်းမှာလည်းပဲဘိက္ခုနီသာရဏထောင်းကားခဲ့ပါတယ်တဲ့နောက်တဲ့ကဘုန်းကြီးတို့ပြည့်တဲ့သုဝနာဘုံမီတိုင်းသုဝနာဘုံမီဆိုတာကတော့네ပဲအလွန်ကျဲပါတယ်တဲ့ဒီနေ့ခေါ်ရင်တော့သုဝနာဘုံမီတိုင်းထဲမှာဘိုးတော်ကခေါ်တဲ့သုဝနာဘုံကြီးတိုင်းထဲမှာဗာနိုင်ငံတွေပါတော့ဆိုမြန်မာပါတဲ့မလေးပါတဲ့စင်ကာပူပါတဲ့ဂျာပါပါတဲ့ဆူမတရာပါတဲ့ထိုင်းပါတဲ့ကမ္ဘောဒီးယားပါတဲ့လာအိုပါတဲ့ဗီယက်နမ်ပါတဲ့အဲ့ဒါသုဝနာဘုံကြီးတိုင်းပဲအဲ့ဒါပါတိုင်းလေအဲ့ဒီသုဝနာဘုံကြီးတိုင်းမှာလည်းပဲဘုန်းကြီးတို့ပေးတဲ့ဘိက္ခုနီသာသနာထောင်းကားတယ်ဘာသာသနာထောင်းကားလဲအဲ့တော့ဘိက္ခုနီသာနာထောင်းကားတော့ဘုန်းကြီးတို့မြန်မာနိုင်ငံကိုကတော့ဘသူကြွလာတုံးဆိုရင်ရှင်သောနာနဲ့အရှင်ဥဒ္ဒရအဲ့ဒါရှင်သောနာနဲ့ရှင်ဥဒ္ဒရတို့ကြွလာပြီးတော့ဘုန်းကြီးတို့သုဝနာဘုံမီလို့ခေါ်တဲ့တထုံပေါ့ဘုရားတဲ့တထုံနဲ့ဘယ်လိုခေါ်တဲ့လဲတထုံရဲ့ပထမဦးဆုံးနာမည်ကသုဓမ္မတထုံရဲ့မူလနာမည်ကဘာတဲ့လဲသုဓမ္မကနေပြီးတော့ဓမ္မပြောက်ပြီးတော့သုဓသုဓသုဒ္ဓကနေပြီးတော့တထုံတထုံကာလရွေလျောရင်အပံပြောင်းလာတယ်ကာလရွေလျောရင်ဘာပြောင်းလာလဲတထုံရဲ့မူလနာမည်ကသုဓမ္မမျိုးတဲ့ဘာမျိုးတဲ့အဲ့ဒါသုဓမ္မမျိုးကသုဓမ္မကနေပြီးတော့မပြောင်းပြီးတော့သုဒ္ဓသုဒ္ဓသုဒ္ဓကနေပြီးတော့တထုံတထုံတထုံဒီနေ့တော့ဘာခေါ်လဲတထုံပဲခေါ်တယ်ဒီနေ့ဘာခေါ်တယ်လဲအဲ့ဒီတထုံသုဓမ္မပူရမျိုးမှလည်းဘိက္ခုနီ1500တဲ့ဘိက္ခုနီဘယ်လောက်တဲ့လဲဘိက္ခုနီ1500သာသနာအဲ့ဒီချိန်တော့ကလည်းဘိက္ခုနီသာသနာထောင်းကားခဲ့မှုတဲ့ကောင်းပြီဗျာအဲ့ဒါဆိုရင်ရှင်ဘုရားဒီလောက်တောင်မှဘိက္ခုနီသာသနာတော့ပြတ်ပြီးတော့ထောင်းကားခဲ့တဲ့အယတ္တိသမှာဘာဖြစ်လို့ဒီနေ့ဘိက္ခုနီတွေမရှိတော့တာတော့မြတ်စွာဘုရားလက်ထက်ကလို့တပိတ်နဲ့သင်္ကန်းနဲ့တိမ်နဲ့ဝင်ပြီးတော့ကမောဝဖရတဲ့ဘိက္ခုနီတွေကြက်ပြောက်ငှက်ပြောက်ဘယ်ကိုပြောက်ကုန်တာတော့ဗျာဘိက္ခုနီတွေဘာဘယ်ကိုပြောက်ကုန်တာတော့ဆိုရင်ဘိက္ခုနီတွေပြောက်သွားခြင်းရဲ့အကြောင်းအရာကိုဘုန်းကြီးတို့ပြေးသိုက်ရဆန်းစစ်လိုက်တဲ့အခါမှာနံပါတ်၁ဘိက္ခုတန်ဃာလို့ခေါ်တဲ့ယဟန်ယောက်ျားတွေရဲ့အာပေးချီးမြှောက်မှုနည်းတယ်တဲ့တဏ္ဍာရောင်ပရိသတ်ရေဘိက္ခုနီမတွေကိုမြတ်စွာဘုရားလက်ထက်ကဘိက္ခုလို့ခေါ်တဲ့တန်ဃာတွေကအပိမှုမပြုတ်ဘူးတဲ့ချင်းမြောင်မှုလည်းမပြုတ်ဘူးတဲ့အဲ့ဒါကိုထင်ရှားတဲ့သက်သေတာရကလေးပြရင်ဒီဘိက္ခုနီတွေ ਨੇ ရောရောနောနောအဲ့ဒါဆက်ဆံမှုတိတ်မလုပ်ချင်ဘူးတန်ဃာတွေကဒီဘိက္ခုနီတွေကိုအဲ့ဒါဘုရားလက်ထက်ကအဲ့လိုဖြစ်တာအဲ့ဒီမှာတသေသာရကအနေနဲ့ပြလို့ရှိရင်ဘုန်းကြီးတို့ဟိုတန်ရုပ်ပါဠိတော်ကြီးမှာဥပဒယသုတ်ဆိုတာရှိတယ်။အဲ့ဒီဥပဒယသုတ်မှာမြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးတော့မကြခင်မှာအရှင်အနန္ဒာကအရှင်မကသဗ္ဗကိုခေါ်တယ်ရှင်ဘုရားကသဗ္ဗဘိက္ခုနီမအကြောင်းတကြောင်းကိုတပည့်တော်တို့သွားပြီးတော့တရားသဟောရအောင်ရှင်မကသဗ္ဗကိုပြင်တာဘုသူ့ကိုပြင်တာရှင်မကသဗ္ဗမလိုက်ဘူးတဲ့ငင်းတယ်တဲ့သွားဘူးกว่าလို့ဆိုလေတဲ့မဟုတ်ပါဘူးဗျာလိုက်ပါဗျာဘိက္ခုနီမတွေတရားနာခြင်းလုပ်ပါဗျာရှင်ဘုရားကြွတော်မူပါဗျာမလိုက်ဘူးအဲ့ဒါညီတော်အနန္ဒအတန်တန်ပြင့်တော်မှာဘုန်းကြီးတို့ပြင်သုံးချိန်တိုင်းတိုင်းပြင့်တော်မှာအရှင်မကသဗ္ဗကအဲ့ဒီဘိက္ခုနီမเจ้าကိုကြွသွားတယ်တဲ့ဒါကြောင့်ဘုန်းကြီးတို့နံပါတ်1အเจ้าရာကဘိက္ခုနီများဘာဖြစ်လို့စောစောစီစီခုလို့ကြွပြောက်သွားတာလို့ဆိုရင်တေယဟန်ယောက်ျားများသည်တန်ဃာတော်များသည်ဘိက္ခုနီမများကိုအဲ့ဒီလိုအပေးခြင်းချီးမြှောက်ခြင်းတိတ်မလုပ်ခြင်းကြခြင်းရဲ့ နံပါတ်၁အကြောင်းတစ်ချက်နောက်တကဘုန်းကြီးတို့များစွာဗျာပြိဋိဘံစံပိသိနောက်မှာညီတော်အနန္တဒဏ်ထမ်းရတယ်တဲ့ညီတော်အနန္တဘာလို့ ਆ အဲ့ဒါဘုန်းကြီးတို့ဝင်းဤ၅ချက်နဲ့မှာဆလဝါပါဠိတော်ကြီးမှာညီတော်အနန္တသံဃာတော်ကြီးရဲ့ဓမ္မပေးခြင်းကိုခံလိုက်ရတယ်။ဘာဖြစ်လို့သံဃာတော်ကြီးဓမ္မပေးခြင်းခံလိုက်ရတော့ဆိုတော့ဘိက္ခုနီသံဃာကိုအားပေးချီးမြှောက်မှုအနန္တကြောင့်ဘိက္ခုနီသံဃာဘိက္ခုနီသာသနာပေါ်လာရတာဆိုပြီးတော့အဲ့ဒါအနန္တကိုဘုရားပြိဋိဘံဆံပြီးတဲ့နောက်မှာသံဃာတွေကဘိက္ခုနီသံဃာကိုအားပေးချီးမြှောက်မှုသူကြောင့်ပေါ်ရတယ်ဆိုပြီးတော့ညီတော်အနန္တကိုဒဏ်တက်လို့ညီတော်အနန္တဒဏ်ထမ်းတော်မူလိုက်ရတယ်တဲ့အဲ့တော့ညီတော်အနန္တလည်းပဲဒီသာသနာတော်ကြီးပေါ်ဖို့လို့ဘိက္ခုနီသာနာပေါ်ဖို့လို့သူခင်ဗျာဘုရားလျှောက်ရတာတစ်မျိုးသံဃာတွေပြည့်တဲ့တန်ခံရတာတစ်မျိုးနဲ့အနန္တနဲ့သနာဖို့တော့ကောင်းတယ်ဘုရားသခင်အဲ့ဒါသူဒဏ်တက်တာခံလိုက်ရတယ်ဒဏ်ထမ်းလိုက်ရတယ်နောက်အကြောင်းတရားကအဲ့ဒါပဲနောက်တစ်ခါနောက်မှနဲ့လူတွေကလည်းပဲလူတရားဓမ္မတွေကလည်းပဲဘိက္ခုနီမတွေကိုအပိကျင်ထောက်ပံ့ကျင်လှူဒန်းကျင်နဲတဲ့အဲ့ဒါလေးကိုထင်ရှားအောင်ဘုန်းကြီးတို့ပြည်သားပေါင်းတို့ကောင်းတို့ဥပမာလေးတစ်ခုပေါ့လေဥပမာမို့တကယ်ဖြစ်ခဲ့တဲ့ဖြစ်ပျက်လေးတစ်ခုပေါ့လေဘုန်းကြီးတို့များစွာဘုရားရဲ့လက်ဝဲတော်ယံဘိက္ခုနီမကြီးတပါးရှိတဲ့ဥပလုံဝန်နဲ့ဘယ်သူတဲ့လဲဥပလုံဝန်ဆိုတကူကြီးတယ်ဘာကြီးလဲမရေးသားခေမာကပညာတတ်တယ်ခေမာကဗာတတ်လဲဥပ္ပလုံဝန်ကတကိုးကြီးတယ်တကိုးကြီးတယ်ဆိုတော့ဟိုယောက်ျားတွေထဲမှာဘိက္ခုသံဃာထဲမှာတကိုးကြီးတာကရှင်မောကလန်ဘိက္ခုသံဃာထဲမှာတကိုးကြီးတာကဘယ်သူလဲရှင်မောကလန်လိုပဲတကိုးအရာမှကြီးတော်မူတဲ့ဥပ္ပလုံဝန်ဘိက္ခုနီမကြီးအဲ့ဒီဘိက္ခုနီမကြီးကိုဘုန်းကြီးတို့ပြည့်တိုင်ဘယ်သူနဲ့သွားတွေ့တုံးလို့ဆိုတဲ့အခါကျတော့အရှင်ဥဒ္ဒယီလို့ခေါ်တဲ့ဥစဉ်တစ်ပါးနဲ့အဲ့ဒီဘိက္ခုနီမကြီးနဲ့လမ်းနဲ့ဆုံရောဆုံတဲ့အခါကျတော့အဲ့ဒီမှာရေဥဒ္ဒကြီးကဒကမကြီးဒကမကြီးဘယ်သွားမလို့တော့ဘုရားကျောင်းသွားမလို့ဒကမကြီးဘုရားကျောင်းမသွားခင်ဒကမကြီးခါတက်မှာပါတဲ့တင့်မိုင်လေးချွတ်လို့ပါတဲ့ဒီစားဥဒ္ဒကြီးကဘရေတိုင်သင်္ကန်းအလှူခံတယ်ဘာအလှူခံလဲအဲ့ဒါသင်္ကန်းလှူခံတော့အဲ့ဒီမှာယဟန္တာမကြီးအရှင်မဥပ္ပလောကရှောက်တယ်ရှင်ဘုရားတဲ့တပည့်တော်မှာဒီသင်္ကန်းလေးတစ်ထည်ပဲရှိတယ်တကူအရာမှာဣတဲ့တဲ့ရတော်မူထားတဲ့ဘိက္ခုနီမကြီးရှင်မဥပ္ပလောဟောဘေးတိုင်သင်္ကန်းအများကြီးရှိလားတစ်ထည်တည်းလားဒီသင်္ကန်းလေးတစ်ထည်တည်းရှိပါတယ်ဘုရားတဲ့နောက်ဆုံးသင်္ကန်းပဲတဲ့ဒီသင်္ကန်းရှင်ဘုရားကိုလှူရင်တပည့်တော်ဝတ်เสียမရှိတော့ဘူးတဲ့ဆိုတော့ဒါလေးကိုကြည်ချင်းအားဖြင့်မြတ်စွာဘုရားသတ္တော်ထင်ရှားရှိတော်မူစဉ်ကာလတည်းကိုကလည်းပဲဘိက္ခုနီမတွေကိုလူတဝက်ကြောင့်တရားတော်တွေကလူတန်းမှုအပေမှုနဲတယ်ဆိုတာကိုအကြောင်းတစ်ချက်ပေါ်လာတဲ့ပရိသတ်ရေဒါကြောင့်ဘိက္ခုနီသာသနာမြန်မြန်ကြွယ်ခြင်းရဲ့အကြောင်းတရားကလည်းဒီတစ်ချက်ပါပါတယ်နောက်တစ်ခုသိက္ခာဗုဒ္ဓတင့်ကျက်တယ်ပါရတင်းကြဘုန်းကြီးတို့ယဟန်နေမှာဝိနည်းသိက္ခာပုတ်228ပါးပဲရှိတယ်ဘယ်လောက်ရှိလဲတရားနာထောင်တော့ယဟန်တန်ဃာတော်များအတွေ့များစွာဘုရားဒါမလို့ဝဟုဒါမလို့ဝဟုဒါမလို့ဝဟုဒါမလို့ဝဟုလို့များစွာဘုရားပညာချက်တွေပညာချက်တွေပညာချက်တွေထုတ်သွားတာဘုန်းကြီးတို့ဘုရားတိုင်သိက္ခာပုတ်ပေါင်း228ပါးဘယ်လောက်ရှိသလဲဟံဝိခုနီကြတော့အဲ့ဒီလိုမဟုတ်ဘူးပရိသတ်ပညာချက်တွေသိများတာပရိသတ်ဝိနည်းသိက္ခာပုသီလသိက္ခာပုပေါင်းဘလောက်ဆောက်တရားတော်ဆို330နဲ့တပါးတဲ့သိက္ခာပုပေါင်းဘလောက်ရှိလဲယဟန်ယောက်ျားတွေသိက္ခာပုကအမျိုးသမီးတွေသိက္ခာပုကအဲသီလတွေကများလိုက်တာ330ကျော်ကြီးဆိုတော့တော်ယုံတာယုံတရာတရားနဲ့ဒီသီလတွေကိုမဆောက်တည်နိုင်တော့အဲ့တော့သီလသိက္ခာဘုဒ္ဓေကလည်းသိက္ခာတင့်ချက်လွန်အားကြီးတဲ့အခါကျတော့ဘုရားလက်ထက်တုန်းကကိစ္စမရှိဘူး။ဘုရားပြိဋိနိဗ္ဗာန်စံတော်မူလဲပြီးလဲပြီးကောဘိက္ခုနီမဝှေ့ရှင်တဲ့ပုဂ္ဂိုလ်တွေကရှင်မတို့သာသနာမှာတပည့်တော်တို့သင်္ကန်းလာဝှေ့ရင်ဗ ဘာတွေမလုပ်ရဘူးလဲဝင်းနေပြောပါဦးဖေရတို့ဒါမလုပ်ရဘူးဒါမလုပ်ရဘူးဒါမလုပ်ရဘူးဒါမလုပ်ရဘူးဒါမလုပ်ရဘူးဒါမလုပ်ရဘူးဒါမလုပ်ရဘူးဒါမလုပ်ရဘူးနဲ့တက်ခါဘုံ330နဲ့တပါးနဲ့ပြောလဲပြောလိုက်ကောဟိုဘိက္ခုနီဝင်းမဲ့အမျိုးသမီးကဟဲ့အများကြီးမဝင်နိုင်တော့ဘူးဟောအဲ့ဒီလူနဲ့ပဲဝင်းနေတက်ခါဘုရားကတင်းကျပ်တော်မူတဲ့အတွက်ကြောင့်မို့လို့ဘုန်းကြီးတို့ပြေးတိုင်းတရားတရားအားနည်းလာတဲ့အချိန်မှာတရားတရားအားနည်းတဲ့ပုဂ္ဂိုလ်တွေကအဲ့ဒါသာသနာတော်တွေကိုမဝင်ခြင်းကြောင့်ဘိက္ခုနီမတွေအားနေသွားတယ်တဲ့နောက်တစ်ချက်ဘိက္ခုနီမတွေလူထွက်ခြင်းရဲ့တိတ်ခါချကြရမလို့ဘူးဘိက္ခုနီမတွေလူထွက်ခြင်းဘာလဲလဲအခုထမိန်အခုအင်ကြီးကောင်းရင်အခုလူဖြစ်တယ်ဘုန်းကြီးတို့ယဟန်တော်များဟာလူထွက်ခြင်းထွက်ခြင်းနိုင်ထွက်လို့ရသလားမရပါဘူးဗျာဘာချရလဲတိတ်ခါချရတယ်အဲ့တော့ဟိုမှာလွယ်လွယ်ကလေးခဲရခက်စင်းနဲ့သိန်းနှခါဝင်ပြီးတော့တက်လာရတဲ့ဘိက္ခုနီမတွေလူထွက်ခြင်းတဲ့အခါကျတော့ဘုရားသခင်အခုထမင်းအခုအင်ကြီးခုကောင်းဝင်အခုလူထွက်သွားလို့ရတယ်အဲ့တော့မပျော်တဲ့ဘိက္ခုနီမတွေကအဲ့ဒီလိုနဲ့ထွက်သွားတာတွေကလည်းမနေဘူးတဲ့ဒါကြောင့်ဘိက္ခုနီသာသနာအားနေသွားခြင်းအကြောင်းတရားတစ်ချက်ဒါလည်းပဲမှတ်ပါနောက်တစ်ခုဘုန်းကြီးတို့ဘုရားသခင်ခေဆိုးနဲ့ကြုံတဲ့အခါမှာဘေးတွေပေါ့လေတို့တို့ပြလိုက်ကြပါစို့စေဘေးတွေဂျုံတယ်အစာငတ်တဲ့ဘေးတွေဂျုံတယ်မုန်တိုင်းဘေးတွေဂျုံတယ်ရေဘေးတွေဂျုံတယ်အဲ့ဒီလိုခစ်ဆိုးလို့ခေါ်တဲ့ဘေးရန်အန္တရာယ်တွေတိုင်းပြီးမငြိမ်မသက်တဲ့တိုင်းပြီးပြတ်တဲ့ဘေးတွေအဲ့ဒီလိုအခါတွေဂျုံတဲ့အခါမှာအာနှွေတဲ့အမျိုးသမီးတွေဟာစစ်တံကိုမခံနိုင်ဘူးငတ်မို့ခေါင်းမတဲ့ဘေးတံကိုမခံနိုင်တဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာထွက်တဲ့ဘိက္ခုနီမတွေကထွက်ပြန်လွန်တော်မူတဲ့ဘိက္ခုနီမတွေကပြန်လွန်တော်မူပြီးတော့ဘုန်းကြီးတို့ပိသပေါင်းတော်ကောင်းတို့ဘိက္ခုနီသာနာတော်ကြီးကတဖြည်းဖြည်းနဲ့အဲ့ဒီလိုအားနေသွားရတာပါတဲ့နောက်တစ်ချက်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်လက်ထက်တော်တဲ့ကသာသနာတော်နဲ့ရှင်ပြိုင်ပေါ်လာတဲ့ပရပိုက်မတဲ့ဗာတယ်လေဘုန်းကြီးသားပရပိုက်ဆိုတာဘုန်းကြီးကကပြောခဲ့ပြီယသိလိုပုံစံမျိုးသို့တော့သူတို့ဝတ်ချင်တဲ့အဖို့ကဝတ်တယ်တချို့အဖြစ်ဝတ်တယ်တချို့အညို့ဝတ်တယ်ကရုံတော်ပြီးတော့နေတယ်အဲ့လို provide မတွေကလည်းပဲဘုရားသာသနာတော်မှာလည်းရှိတယ်အတော့ကမင်းကြီးလက်ထက်မှာလည်း provide တွေရှိနေသေးတယ်ဆိုတဲ့အခါကျတော့ဘုန်းကြီးတို့ဒီဘိက္ခုနီကနေထွက်ပြီးတော့တချို့ကြတော့လည်းပဲဘယ်ထဲရောက်သွားတော့ဆိုတဲ့အခါကျတော့အဲ့ဒီလို provide မတွေသွားပြန်ဝတ်ကြတယ် provide ထဲကိုရောက်သွားတယ် provide မတွေသွားပြန်ဝတ်ကြတယ်အဲ့တော့ပရပိုက်ဝေးရတာကတော့လွယ်တယ်ဘေးတိုင်းဘာမှမခုကွက်ကိုအိမ်လုံးကြီးကောက်အခုအဝဆာကောက်ဟိုဂရုံတုံးဒါလို့ဖြစ်တယ်။အိုးဘိက္ခုနီလိုတိန်နှခါတက်ပေးရတာတော့တိန်နှခါဝင်ပေးရတာတော့ဒီလိုတွေလုံးမချုပ်ဘူးဆိုတဲ့အခါကျတော့တဖက်အနေအားဖြင့်ကြည့်ရင်လည်းပဲအဲ့ဒီပရပိုက်တေဟာသူတို့လည်းပဲဘုန်းကြီးတွေလိုပဲဆွမ်းခံစားတယ်။သူတို့လည်းပဲသာသနာတော်မှာအဝင်ထွက်ရှိတယ်။သာသနာတော်နဲ့ရင်းနှီးနှီးသူတို့နေကြတယ်။ပရပိုက်ဆိုပေမဲ့လို့သာသနာတော်နဲ့ယဉ်နှီးတယ်။ဘာနဲ့ယဉ်နှီးလဲဘုရားတိုင်။သာသနာတော်နဲ့ယဉ်နှီးတယ်။သာသနာတော်နဲ့အတူတူသူတို့ခိုင်ကြရင်လက်နေတယ်။ဆိုတော့အဲ့ဒီလိုပရပိုက်တွေကလည်းပဲမျိုးဆက်မပြတ်ဘဲနဲ့ပရပိုက်တွေရှိနေတဲ့အတွက်ကြောင့်မို့လို့တချို့ဘိက္ခုနီမတွေဟာလူထွက်ပြီးတော့အဲ့လိုပရပိုက်ဘဝကိုပြောင်းသွားတာတွေလည်းရှိတယ်တဲ့ဆိုတော့ဘုန်းကြီးတို့ဘိက္ခုနီသာသနာကွယ်ခြင်းရဲ့အကြောင်းတရားကလည်းပဲအဲ့ဒါတစ်ချက်ပါပါတယ်ဒီကောင်းပြီအဲ့တော့သာသနာတော်နှစ်900နောက်ပိုင်းမှာဘိက္ခုနီသာသနာလုံးဝကွယ်ပြောက်သွားပါပြီတဲ့ဘာသာသနာလဲသာသနာနှစ်ဘယ်လောက်လဲဒါကြောင့်မြတ်စွာဘုရားကဘိက္ခုနီသာသနာကိုခွင့်မပြုတာအဲ့ဒါပဲပြည့်တယ်သူဘိန်းတို့သာသနာတော်က2555ကြည့်လားဥမာဖျားပြိနိဗ္ဗာန်စံပြီးနှစ်ပေါင်း900လောက်တည်းကဘိက္ခုနီသာနာတော်အလုံးပျောက်ထွက်သွားတယ်ဘိက္ခုနီမတွေမရှိတော့ဘူးတဲ့ကောင်းပြီဒါမြင်ဒီနေ့ခေတ်သီလရှင်ဆရာကြီးဆရာလေးတွေဘိက္ခုနီသာသနာဘိက္ခုနီနေရာမှာအစာထိုးပြီးတော့သူတို့ဝင်ရောက်လာကြတာတဲ့ကောင်းပြီအဲ့တော့သူတို့ဝင်လာပုံလေးကိုဘုန်းကြီးတို့ပြောချသောဘုရားတိုင်ပြောခင်လေးမှာသီလရှင်ဆိုတဲ့နာမည်ကိုဘယ်ခစ်ကြမှာစခေါ်တာလို့ဆိုရင် ကုံးပေါင်ခက်ဦးတဲ့ဘာခက်ဦးတဲ့လဲကုံးပေါင်ခက်ဦးကြမှာသီလရှင်ဆိုတဲ့နာမည်ကိုခေါ်ပါတယ်တဲ့ရှေ့တုန်းကသီလရှင်လို့မခေါ်ဘူးတဲ့အဲ့တော့သီလရှင်လို့မခေါ်ရင်တို့ကိုဘယ်လိုခေါ်မလို့ဆိုရင်အဲ့ဒါတို့ခေါ်ပုံလေးကိုမပြောခင်မှာဘုန်းကြီးတို့ဘုရင်တိုက်ရင်ဒုံလဘတရား၅ပါးရှိပါတယ်ဒုံလဘတရားဘယ်နှပါးဒါတော့ဘုန်းကြီးတို့ဘုရင်တိုက်ကြားဖို့ပြီးသားပဲဘုထုပ်ပါတော့ဒုံလဘဘုထုပ်ပါတော့ပါတယ်လေဘုထုပ်ပါတော့ဒုံလဘမနုဿတပါရောဒုံလဘပပိစိတပါရောပပိစိတပါရောကြားဖို့တယ်နော်အဲ့ဒီဒုံလဘတရား၅ပါးထဲမှာဘုရင်တိုက်အဲပပိစိတကိုပြောမယ်ဘာကိုပြောမလဲတရားနာတော့ပါဠိစလုံးလေးပြန်ပြောမယ်ပပိစိတဘာဝဒုံလဘောဘာလဲလဲအဲ့တော့ပပိစိတပါဠိစလုံးလေးကပပိစိတပပိစိတဆိုတာစလုံးကိုမြန်မာလိုပြန်ရင်မြတ်သောအဖြစ်တို့ကောက်ရောက်ခြင်းနဲ့ဘာလဲလဲပြောအရာဒီတောင်လူပေါင်းကထွဲပြီးတော့မြတ်သောယသိယဟံပရပိုင်ဖြစ်သောဝင်ရောက်လာခြင်းကိုပပစ္စိတပပစ္စိတဘာလို့သုံးတယ်လဲကဲဆိုလိုက်ပါလူပေါင်းစောခွာဝင်ရောက်တာခေါ်ပါပပစ္စာလူပေါင်းစောခွာဝင်ရောက်တာခေါ်ပါပပစ္စာလူပေါင်းစောခွာဝေရောက်တာခေါ်ပါပပိဇာအဲ့တော့ပပိဇာဆိုတဲ့ဇလုံးလေးကိုမြမလိုအဖြောင်းပြန်လိုက်လို့ရှိရင်လူပေါင်းကိုခွာပြီးတော့မြတ်သောယသိယဟံပရပိုင်ဝင်လာတာကိုပပိဇာတဲ့ယသိပပိဇာယသိဖြစ်ကိုရောက်သွားတာအဲ့တော့ဒီနေရာမှာဘုန်းကြီးတို့ပြည်သားရင်ပပိစ္ဆာ၅မျိုးရှိတယ်ပပိစ္ဆာဘယ်နှမျိုးတိဥပတံပါရပပိစ္ဆာတဲ့ဘာလဲလဲပြောဥပတံပါရပပိစ္ဆာတော့ယဟန်ဥပတံပါရပပိစ္ဆာဆိုတာယဟန်ခန္ဓာဘာခန္ဓာလဲတိုင်ထဲမှာဝင်ပြီးတော့မျိုးသားတွေယဟန်ခန္ဓာဥပတံပါရပပိစ္ဆာနောက်တစ်ခုသာမဏေရပပိစ္ဆာနမနိကသာမဏေရပပိစ္ဆာနမနေကပါလေလေကိုရင်ဝိတ္တကိုတာမဏိရပပိစ္စာကိုရင်ဝိတ္တကိုပါလေလေနာမ၃ကဣတိပပိစ္စာနာမ၃ကပါလေလေဣတိဆိုတာယသိဣတိဆိုတာပါလေလေပပိစ္စာဆိုတာကမြတ်သောခြင်းကိုခြင်းပြီးတော့ထွက်ခွန်သွားတာတဲ့အနိစ္စဆုံးပြောလိုက်မယ်ဘုရင်တိုင်ဟို40ခြင်းနဲ့ကဘာတသိန်းထက်မှာဘရုအဲဒီပင်္ဂရာမြတ်စွာဘုရားခြေတော်ရင်းမှာသူမေတာယသိဘာယသိလဲဂေါရမဘုရားအလောင်းဘာဘုရားအလောင်းလဲဂေါရမဘုရားအလောင်းရဲ့နာမည်ကအဲ့ဒီတုန်းကဘာတဲ့လဲသူမေတာတဲ့ဘယ်သူတဲ့လဲလူလားယသိလားအဲ့ဒါဣတိပပိစ္ဆာတဲ့ဘာတဲ့လဲယသိဝင်သွားတာဘာဝင်သွားတာလဲယဟံပြုလိုက်ရင်ဥပသမရပပိစ္စကိုရင်ပြုလိုက်ရင်သာမဏေရပပိစ္စယသေဝေသွားရင်ဣတိပပိစ္စဘာလဲလဲနောက်တစ်ခါနာမလေးပရိဘာဇကပပိစ္စတဲ့ပရိဘာဇကဆိုပရပိုက်ဝေသွားတာဘာဝေသွားတာလဲပရပိုက်ဝေသွားတာတဲ့အဲ့တော့ဘုန်းကြီးတို့ပိသဘောင်းတော်ကောင်းတို့အဲ့ဒီလိုဘုန်းကြီးတို့ဒီပပိစ္စတွေကိုပြောလေပပိစ္စ၄မျိုး၅မျိုးမဟုတ်ဘူးပပိစ္စ၄မျိုးအဲ့ဒီပပိစ္စ၄မျိုးကိုဘုန်းကြီးတို့ပိသဘောင်းတော်ကောင်းတို့နားလည်သွားပြီဆိုရင်ဘုန်းကြီးပြောချင်တာကဣတိပပိစ္စဗာဒလည်းပိသဣတိပပိစ္စယသိပြုလုပ်နေတယ်ဆိုတော့ဇတ်တော်တွေမှာလည်းအများကြီးရှိပါတယ်မာဇနကမင်းတို့ဟိုးအိုးမြတ်မင်းမင်းမိဘနှစ်ပါးကိုတော်တယ်မှာသမင်နေနဲ့ရေခတ်ပြီးတော့မိဘတွေပြုစုလုပ်ကြွေးတာဒီဇတ်တော်ကဘုန်းကြီးဘိရတကြာဖို့ပြီးသားပဲပင်လိယခမင်းကမြားနဲ့ခွင်းတာသူ့ဝဏရှမ်းရွှေစင်ဤကိုထိမှန်တော့တာသူ့ဝဏတာမဘာလဲဘိရတအဲ့ဒါဣတိပပိစ္ဆာပဲအဲ့ဒါဘာလဲလဲသူ့ဝဏတာမဆိုတာတော်တယ်မှာယတိဝိသွားတာဘာဝိသွားတာလဲ နောက်တဲ့ကဝတ္တန္တရာဝတ္တန္တရာမဒီနဲ့ဝင်ကမတောင်ဆောင်မှာဇာလီတို့ခနာစိန်တို့ခေါ်ပြီးတော့ဝတ္တန္တရာမင်းကြီးဘုရင်တိုင်ဝင်ကမတောင်ဆောင်မှာထွက်တော်မူသွားတာအဲ့ဒါဣတိပပိစ္ဆပဲအဲ့ဒါဘာပပိစ္ဆပဲလဲဣတိပပိစ္ဆဆိုတာတချို့လည်းပဲကရုံတုံးတယ်တချို့လည်းပဲသဘင်ကိုကြစ်ခွေထုံးပြီးတော့တပင်ကခွာလို့ရတဲ့တက်ခေါက်တွေကိုရှောမြင်းလေးကိုချုပ်ဆက်ပြီးတော့အဲ့ဓာတွေကိုဝိတ္တာတဲ့ဂိုင်ဘုန်းကြီးတို့ပြေသားရေအဲ့ဒါဆိုဣတိပပိစ္ဆနားလည်ပြီးနောက်တစ်ခုကပရိဘာဇကပပိစ္ဆဗာတယ်ပြောပါပရဘိုက်ဝင်သွားတာဗာဝင်သွားတာလေလေအဲ့တော့ပရဘိုက်ဝင်သွားတာကဘုန်းကြီးတို့ပြေသားပေါင်းတော်ကောင်းတို့ဘုန်းကြီးပြောပြီးပြီရှင်သာရိပုတ္တရာတို့လည်းပဲပရဘိုက်ဝင်ဖူးတယ်ဗာဝင်ဖူးလေပရဘိုက်ဝင်ဖူးတယ်အရှင်မောကလအလောင်းလည်းပဲပရဘိုက်ဝင်ဖူးတယ်ကုန်တလကေတီတို့လည်းပဲပရပိုက်ဝဖူးတယ်ဆိုတော့ဒီပရိဘာဇကပပိစ္ဆဆိုတာကလည်းပဲဘုရားမပွင့်ငင်တဲ့ကရှိသလားမရှိဘူးလားအဲဘုရားမပွင့်ငင်တဲ့ကရှိတဲ့အတွက်ကြောင့်မလို့အဲ့ဒါတို့လည်းပဲအဲ့ဒီခေတ်တွေကတို့ဝိစေနာတွေတို့အဝိစာတွေပေါ့လေခုနကပြောသလိုပေါ့အကြောင်းတွေတချို့လည်းအဖြူဝတ်တယ်တဲ့တချို့လည်းပဲအဲ့လိုတက်ခေါက်ဆိုတာတွေဝတ်တယ်တဲ့ဝတ်ပြီးတော့အဲ့ဒီလိုနေကြတာဘုန်းကြီးတို့အောင်ရှင်းရှင်းပါးတဲ့မှာသစ္စကပရပိုက်အောင်တော်မူကအောင်ရှင်းရှင်းပါးတဲ့မှာသစ္စကပရပိုက်အောင်တော်မူကပါဒလားမပါဘူးလားအဲ့ဒါပရပိုက်ပရပိုက်ဆိုတာနားမလည်မှတောင်းလို့ဘုန်းကြီးကအဲ့ဒါလေးကိုရှင်းပြနေတာကောင်းပြီဘုန်းကြီးတို့ဘေးရတဲ့အဲ့ဒီပရပိုက်ကိုပဲကင်ပြီးတော့ပြောကြစို့ဒီလချင်းအကြောင်းကဒီကနေစရတော့မှာအဲ့ဒီပရပိုက်ကလည်းပဲပရပိုက်ကိုခွဲထုတ်လိုက်လို့ရှိရင်အဆေလကပရပိုက်နဲ့သန္ဓပရပိုက်ဆိုပြီးတော့ပရပိုက်နှမျိုးထွက်လာတယ်ပရပိုက်ဘယ်နှမျိုးထွက်လာပရပိုက်နှမျိုးထွက်လာတယ်ကောင်းပြီအစေလကပရပိုက်ဆိုတာကတော့အဝင်းမဝက်ဖဲနဲ့နေတာဘာလို့နေတာဘာအဝင်းမမဝက်ဖဲနဲ့နေတာအဲ့ဒါအစေလကပရပိုက်တဲ့အစေလကပရပိုက်ကိုဘိန်းလို့ပြင်းတာပေါ့ဩထေရှားအောင်ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဟောဖို့ပါတယ်ပြည့်တိုင်ဇံဘုကဇံဘုက။အိုရာဇဂျုံမျိုးဇေအိန္ဒာနောင်းမှာ55နှစ်လုံးလုံးမစင်နေစားနေတဲ့ဇံဘုကကြားဘူးတယ်မဟုတ်လား။အဲ့ဒီဇံဘုကကအစေလကပရပိုက်ပဲ။ဘာပရပိုက်လဲ။အစေလကပရပိုက်ပဲအဝင်းမွေးဘူးတဲ့အစေလကပရပိုက်ဆိုတာဘာအဝင်းမမှုဘူးကိုတော်လုံးနေဒီတိုင်းနေတာအစေလကပရပိုက်အဲ့ဒါပဲဘုန်းကြီးတို့ပြည့်တိုင်နောက်တစ်ခုကသန္ဓပရပိုက်နောက်တစ်ခုကဘာလဲလဲသန္ဓပရပိုက်ဆိုတာကတော့အဝိဝတ်တယ်တဲ့ဘာဝတ်တယ်တဲ့လဲအဲတချို့ကြတော့လေဘုန်းကြီးတို့ယဟန်တွေဝတ်တဲ့သင်္ကန်းမျိုးအယောင်ချင်းလဲတူတယ်တပုံစံနဲ့ဝတ်တယ်တချို့ကြတော့လည်းပဲဘုန်းကြီးတို့ဘင်းတိုင်းသူတို့အရှင်ပြေတဲ့အဝိတွေကိုဝတ်တယ်တဲ့အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်လက်ထက်တော်မှာခုနတုန်းကပရပိုက်နှမျိုးကိုခွဲပြီးတဲ့နေရာမှာဘုရင်တိုင်နောက်ပရပိုက်တစ်မျိုးထပ်ထွက်လာတဲ့ပန္ဒရင်ကပရပိုက်ပန္ဒရင်ကပြန်ပြောအဲ့ဒီပန္ဒရင်ကပရပိုက်ဆိုတာကတော့သူကအဝိဖြူတက်တက်ကိုပဲဝတ်တယ်တဲ့ဘာကိုဝတ်တယ်တဲ့ဒီမဲ့အယောင်ဘာမှမရွေးပဲအဝိဖြူတက်တက်ကိုပဲဝတ်တယ်အဲ့ဒါပန္ဒရင်ကပရပိုက်တဲ့အဲ့ဒီပန္ဒရင်ကပရပိုက်ကဘုရားမပွင့်ခင်တည်းကဘုန်းကြီးတို့ပြန်သာပေါင်းတော်ကောင်းတို့ရှိခဲ့ဘူးတယ်ဆိုတာဘုန်းကြီးချိန်ချိန်ပြောခဲ့ပြီးပြီအဲ့တော့ပန္ဒရင်ကပရပိုက်တွေအဝိဖြူကိုဝတ်တယ်ပန္ဒရင်ကပရပိုက်အမျိုးသားတွေရှိတယ်လို့ပန္ဒရင်ကပရပိုက်ဝတ်တဲ့အမျိုးသမီးတွေလည်းရှိတယ်ကဲအဲ့ဒါဆိုလို့ရှိရင်ပန္ဒရင်ကပရပိုက်ရဲ့အနွယ်ဆင်းသက်လာတာဒီနေ့ဘုန်းကြီးတို့ဒီလိုချင်းဆရာကြီးဆရာလေးများဟာအဲ့ဒီပန္တရင်ကပရပိုက်ကနေပြီးတော့လာတယ်လို့ဘုန်းကြီးတို့ပြေသာပေါင်းတော်ကောင်းလို့အဲ့ဒါလေးကိုရှင်းဥစွာမှတ်ပါတဲ့ပန္တရင်ကပရပိုက်ဆိုတာဒီလိုရှင်တို့ရဲ့အစပဲတဲ့ပန္တရင်ကပရပိုက်ဆိုတာဘာရဲ့အစဘိက္ခုနီသာသနာမရှိတော်တော်လည်းပဲသာသနာတော်ကြီးကရှိနေတဲ့အတွက်ကြောင့်မို့လို့သာသနာပွင့်လင်းတဲ့အချိန်မှာမြတ်စွာဘုရားလက်ထက်တည်းကအဲ့လိုအဝိဖြူတွေဝင်ပြီးတော့နေကြတဲ့ပန္ဒရင်ကပရပိုက်တွေရှိပါတယ်အဲ့ဒါပန္ဒရင်ကပရပိုက်တွေရဲ့အဝိဖြူဟာဒီနေ့ဘုန်းကြီးတို့ပြည်သာပေါင်းတော်ကောင်းတို့ဒီလရှင်ဆရာကြီးဆရာလေးများဒီအကြောင်းပြောင်းတာကိုခဏထားအောင်ဒ ဒီလားရှင်ရဲ့အစဟာပန္ဒရင်ကပရဘိုက်ကနေစတယ်ဘယ်ကနေစတယ်ပန္ဒရင်ကပရဘိုက်ကနေပြီးတော့စပါတယ်ပန္ဒရင်ကပရဘိုက်ကနေပြီးတော့စလာတာဒီလားရှင်ရဲ့အယောင်ပြောင်းမှုကတော့နောက်တော့တဖြည်းဖြည်းပြောပြမယ်ဘေးတည်းစစဥဆုံးကအဖြူပဲဝတ်တယ်စစဥဆုံးကဘာဝတ်လဲဒါကောင်းပြီအဲ့တော့ဘုန်းကြီးပြောလာတဲ့စကားရှင်မှာပြန်ပြောကြည့်ရအောင်ဘေးတည်းပပိစားကိုပြန်ပြောမယ်။ဘာကိုပြန်ပြောမလဲ။အေယာတီတောင်လူပေါင်းကထွက်ပြီးတော့မြင့်မြတ်သောယသိယဟံပရပိုက်အဖြစ်သို့ကိုက်ရောက်ပြီးတော့နေတာကိုပပိစား။ဘာလို့ခေါ်လဲ။ပပိစားက၄မျိုးရှိတယ်။ပပိစားဘယ်နှမျိုးလဲ
။
ဥပသမရပပိစားရဲ့၊သမဏေရပပိစားရဲ့၊ဣတိပပိစားရဲ့၊ပရိပါဇကပပိစားရဲ့။ဟုတ်တယ်နော်။အဲ့ဒီထဲမှာလည်းပဲပရိဘာဇကပပိသနှမျိုးကိုခွဲလိုက်တဲ့ကမှာအစေလကပပိသနဲ့သန္ဓပပိသအဲ့ဒီသန္ဓပပိသသန္ဓပရိဘာဇကရဲ့အနွယ်ဖြစ်တဲ့ပန္ဒရင်ကပပိသကအဝေးဖြူဝတ်တဲ့ပရိဘာဇကသီလရှင်စပဲတဲ့အဲ့တော့ဘုန်းကြီးတို့ဘိသံပေါင်းတော်ကောင်းတို့ကောင်းပြီပပိသဆိုရင်သီလကိုပြန်ကြည့်ရတော့မယ်ဘာကိုပြန်ကြည့်ရမလဲသီလနှမျိုးရှိတယ်တဲ့သီလဘယ်နှမျိုးရှိလဲပပိစ္စသီလနဲ့ကဟဋ္ဌသီလတဲ့ပြောပပိစ္စသီလနဲ့ကဟဋ္ဌသီလကဟဋ္ဌသီလဆိုတာလူသီလကဟဋ္ဌသီလဆိုတာဘာလဲလဲလူသီလဘယ်နှပါးရှိတုံးဆိုရင်အခြေခံ၅ပါးအခြေခံဘယ်နှပါးလဲအဲ့ဒီတည်းတစ်ချက်တည်းလို့ရှိရင်၈ပါးအဲ့ဒါတဆင့်တဲ့တော့ဒီနေ့မေတ္တာသဟကတိနာဘာညာစေတ္တတာနဲ့ဆိုနေတဲ့ကိုးပါးသီလအဲ့ဒါလူသီလအဲ့ဒါဘာသီလလဲလူသီလကဒီမှာနေဂိတ်ဆုံးဟုတ်လားကဟဋ္ဌသီလတဲ့ဘာသီလလဲကာရသီလလူသီလဒီ၅ပါးကစတယ်လူသီလဘယ်ကစတယ်ပပိစ္စသီလကြတော့ဘယ်တိုင်း၁၀ပါးကစတယ်ဘယ်ကနေစလဲ၁၀ပါးသီလကစတယ်ဘယ်နှပါးသီလကစလဲစေဝါသီလကနေစတယ်တဲ့အဲ့ဒါပပိစ္စတို့ရဲ့သီလပဲပပိစ္စအကြောင်းမပြောတော့ဘူးရှင်းမှပြောခဲ့ပြီပပိစ္စသီလဆိုတာအောက်ထက်ဆုံးစေဝါသီလတဲ့အောက်ထက်ဆုံးမနမသီလလဲစေဝါသီလကနေသတုဘာရီသုံးဒီသီလတိုက်အောင်အဲ့ဒါပပိစ္စသီလခေါ်တယ်မေးတာရေအဲ့တော့သီလရှင်ဆိုတာပရိပါဇကပပိစ္စဖြစ်တဲ့အတွက်ကြောင့်မို့လို့ပပိစ္စစေဝါသီလကိုစောက်ထင်းရတယ်တဲ့ဂုံးပေါင်းခစ်ကမခစ်ကလဲကောင်းမောင်ခေကသီလရှင်တွေဘယ်နှပါးသီလ7ပါးသီလကိုစောက်ထင်းကြတယ်7ပါးသီလကိုစောက်ထင်းတယ်သီလရှင်တွေကောင်းမောင်ခေဘယ်ခေလဲမရသေးအခုခေတော့ဘုန်းကြီးတို့ပြည်သားပေါင်းတို့တော်ကောင်းတို့7ပါးသီလထင်းတယ်သီလရှင်တွေအလွန်နှဲသွားပါပြီမရှိဘူးလို့တော့မပြောဘူးများသောအားဖြင့်တော့အခု7ပါးထင်းတယ်ဘယ်နှပါးထင်းလဲမရသေးအဲ့တော့7ပါးထင်းတယ်အဲ့တော့ဘုန်းကြီးတို့အင်းဝခေကိုဒီလားရှင်ခေါ်ပုံလေးပြောကြသောဘုရားသားရေအဲ့တော့ကုံမောင်ခစ်ဦးပေါ့အင်းဝခစ်နဲ့ကုံမောင်ခစ်အပြောင်းလေးမှာပေါ့အင်းဝခစ်မှာအင်းဝခစ်ဦးမှာကတော့ဒီလားရှင်တွေကိုဘယ်လိုခေါ်တော့ဆိုရင်တရင်သုံးလို့ခေါ်တယ်တဲ့ဘယ်လိုခေါ်တယ်တဲ့လဲတရင်သုံးမွန်နေကတော့မွန်နေကတော့မွန်ဘာသာဖြစ်ဘုရားဘုရားသားရေဒီလားရှင်ကိုတပ်ပယုတဲ့တပ်ပယုတဲ့မွန်ဘာသာအဖြစ်ဘုရားတို့ပါဠိစလုံးနဲ့အဲ့ဒီသဗ္ဗယောကိုနိသတ္တပြန်ကြည့်တော့သပ္ပုရိသတဲ့ဗါတယ်လေသပ္ပုရိသသပ္ပုရိသဆိုတဲ့ပါဠိစလုံးကိုဖြတ်ပြီးတော့မောင်ကသဗ္ဗယောဒီလိုသုံးတယ်အဲ့တော့ဝောဟာရဝိပါလတလက္ခဏကြားမှာသဗ္ဗေနယာတိကိစ္စတိတိသဗ္ဗယောတရားနာတော်မရေးတဲ့သောပေနာယာတိကိစ္စတိတိသုပယောသောပေနာဘန်းဖြင့်သောပေနာဘန်းဖြင့်ယာတိကိစ္စတိသွာလာတ္တဤအိတိသသဝါထို့ကြောင့်သုပယောသုပယောမိဝါတိလရှင်မိတယ်လို့ဒါသာဗံကောင်းစွာမသွေမတားတိုက်ပါဘေတော်တတိသပ္ပုရိသဆိုတဲ့ပါဠိစလုံးကနေတပြေးပြေးနဲ့ရွေလျောပြီးတော့မွန်ပါတန်အားဖြင့်သဗ္ဗယောသဗ္ဗယောကဘာလို့ဆိုရင်ဩ ဘောဟာရဝိပလန္တလက္ခဏာကျမ်းမှာသုပေနယာတိခေစတိတိသုပေယောသုပေနဗန်းဖြင့်နဲ့တိလရှင်နဲ့ဆွမ်းဆံထွက်တာဗာနဲ့ထွက်တယ်အဲဗန်းဖြင့်သွာလာလဲလဲတတ်တဲ့အတွက်ကြောင့်မို့လို့အဲ့ဒါသုပေယောသုပေယောကနေတိလရှင်ဖြစ်လာတာဗာဖြစ်လာတာလဲဘယ်သားရင်တိလရှင်အဲ့ဒါကုံမောင်ခေဘုရမင်းတရားလက်ထက်ထိအောင်ဘုရားတို့ပြရတဲ့တိလရှင်တွေကအဲ့ဒီလိုအဝိဖြူပဲဝကြပါသေးတယ်တဲ့ဆိုတော့ကဲဘုန်းကြီးတို့ထိုင်းတိလရှင်ကြည့်လိုက်ကြတော့ဒီနေ့ခေတ်ဒီနေ့ခေတ်ထိုင်းကတိလရှင်တွေမြင်မှုလိမ့်မယ်သီလင်္ကာကတိလရှင်တွေမြင်မှုလိမ့်မယ်ကမ္ဘောဒီးယားကတိလရှင်တွေမြင်မှုလိမ့်မယ်အဲ့ဒီတိလရှင်တွေအားလုံးကဘုန်းကြီးတို့ပြရတဲ့အကုန်လုံးအဖြူတွေကြီးပဲထိုင်းတိလရှင်တွေဘာဝက်လဲအဖြူဘဝက်တယ်ထိုင်းတိုင်းနဲ့ဖြူဖို့ဝတ်တယ်။ဘုန်းကြီးတို့မြန်မာနိုင်ငံကဒီလားရှင်ဆရာကြီးဆရာလေးတွေရတယ်။ကုန်းမောင်ခစ်တိအောင်ဖို့ဘုန်းကြီးတို့ပြေးတယ်။အဖြူဖဲဝတ်တယ်တဲ့။ဘာဖဲဝတ်တယ်လဲ။အဖြူဖဲဝတ်တယ်တဲ့။အဲ့ဒီလိုအဖြူတွေဝတ်နေရင်ဝတ်နေရင်ကနေပြီးတော့ဘုန်းကြီးတို့1182ခုတဲ့။ခုနဲ့ကဘာခုနဲ့။ဘာကြီးတော်မင်းလက်ထက်ဘယ်မင်းလက်ထက်လဲ။ပါကြီးတော်မင်းလက်ထဲမနိပူရတသဲလူမျိုးတွေတပုံတွေထားကြတောင်းညာကုန်ဒီလက်ရှင်တို့ရဲ့ဆရာကြီးပေါ်တော့မယ်ဘုရားတိုင်ဒါလေးနားထောင်ကြလက်ရှင်ဆရာဘုရားစပ်ပေါ်တော့ဆိုတာမြန်မာနိုင်ငံဒီလက်ရှင်သာသနာကိုဒီလက်ရှင်တွေကိုဥဆောင်သွားတဲ့ဒါသူကြောင့်မပြောလို့ကိုမရဘူးဆရာကြီးနာမည်ကဒေါက်ခေမာတဲ့ဘယ်သူလဲဘုရားတိုင်ဒီလက်ရှင်အဲ့ဒါအစဒီဆရာကြီးကတော်တော်တော်တဲ့ဆရာကြီးအဲ့ဒါသူကဘာလူမျိုးတော့ဆိုကသဲလူမျိုးတဲ့ဘာလူမျိုးလဲမရေးတဲ့မနိပူရမနိပူရမှာအဲ့ဒါကသဲလူမျိုးတွေထားကြတောင်းကြတော့ဘာကြီးတော့မင်းကအဲ့ဒါပခန်းမျိုးဝမင်းခေါင်ကျော်ကိုသွားပြီးတော့ဟာမင်းသွားပြီးတော့နေနေအဲ့ဒီကသဲလူမျိုးတွေကိုနေနေပြီးတော့အမျိုးသားမှန်ရင်ပခက်တွင်းကခလေးပါမကြမ်းအမျိုးသမီးအမျိုးသားအကုန်လုံးကသဲလူမျိုးတွေဖမ်းလာတယ်ဆိုပြီးတော့အဲ့ဒါဘာကြီးတော်မင်းကခိုင်းတဲ့အခါကျတော့ဘုရားသခင်မဏိပူရအတန်တို့မဏိပူရတို့ဆိုတာကြားဘူးတယ်ဟုတ်လား။ဟိုရခိုင်ဘက်မှာအဲအဲ့ဒါတခါတည်းသွားပြီးတော့ဘာတို့ကြီးဘာကြီးတော်မင်းကသွားနှိမ်နှင်းပြီးတော့အဲ့ဒီကနေပြီးတော့ဖမ်းလာတာ။ကလေးနှစ်ယောက်ပါလာတယ်။ကလေးဘယ်နှစ်ယောက်ပါလာလဲ။လူ1000ကျော်ဖမ်းလာတဲ့အခါမှာဘုရားသခင်အဲ့ဒါကလေးနှစ်ယောက်ပါလာတဲ့အခါကျတော့အဲ့ဒီပါလာတဲ့ကလေးနှစ်ယောက်ကမင်းမျိုးမင်းတွေတဲကလည်းဘယ်မျိုးပင်တွေတဲကလည်းအကိုဖြစ်တဲ့သူနောက်ပိုင်းတော့ဘုန်းကြီးတို့ရွှေကျင်သာသနာတော်မှာထင်ရှားလာမဲ့ရွှေကျင်သာသနာပိုင်းရှမ်းလေးကျွန်းဆရာတော်တဲ့ဘာဆရာတော်တဲ့လဲညီမဖြစ်တဲ့သူကတော့နောက်တစ်ချိန်အမျိုးသမီးတွေရဲ့သီလရှင်သာသနာတခစ်ကိုထွန်းပြောင်းစေမဲ့ဆရာကြီးဒေါက်ခေမာတဲ့ဘုရားသခင်ဒါပေမဲ့လို့ဒေါက်ခေမာဆိုတဲ့ဘုရားမထင်ရှားဘူးအဲ့ဒီဆရာကြီးကိုဆရာကင်းလို့ခေါ်တယ်ဘာလို့ခေါ်လဲခေမာဆိုတာဘေးကင်းတာခေမာဆိုတာဘာတဲ့လဲဒေါက်ခေမာလို့မခေါ်ဘူးဆရာကင်းဆရာကင်းနဲ့လေးလေးစားစားမြတ်မြတ်နုံနုံအဲ့ဒီလိုခေါ်တာဘုရားသခင်ဖားလာစဉ်တုန်းကအဲ့ဒီဆရာကြီးဒေါက်ခေမာရဲ့အသက်ဟာ6နှစ်သမီးပဲရှိသေးတယ်ဘယ်နှစ်နဲ့သမီးလဲအဲ့ဒါမောင်နှမနှစ်ယောက်ဗာကြီးတော်မင်းလက်ထက်ကျောင်းဝနေပြီးတော့ကနေပြီးတော့အဲ့ဒါဘုန်းကြီးတို့ပြည့်တဲ့အကိုကသီလအကိုကကိုရင်ဝတ်တယ်ညီမလေးကသီလရှင်ဝတ်တယ်အဲ့ဒါသရာတွေသင်းကြော်တွေတီကာကြော်တွေသင်းပြီးတော့သတိုင်းတောင်ယိုးမှာယဟန်လူတွေဆရာကြီးတူထာမှာပါဠိတော်ထက္ကရာတီကာတွေကိုနတ်နတ်ဆတ်ဆတ်သင်ယူတက်မြောက်တော်မူကြတယ်တဲ့နောက်ဘုန်းကြီးတို့အဲ့ဒီသခိုင်းတောင်ယုခုတလုံးချောင်းမှာတောရဆောက်တည်နေတဲ့ထုတ်ခေါင်ဆရာတော်ဖရားတဲ့ဗာဆရာတော်တဲ့လေဩထုတ်ခေါင်ဆရာတော်တန်ပေါက်တည်ဆိုတာအများကြီးပဲသတ္တပိတ္တထုတ်ခေါင်ဆရာတော်ဖရားကြီးအဲ့ဒီဆရာတော်ဖရားကြီးရဲ့ဌာမကျမ်းစာများကိုသင်အဲ့ဒီချိန်မှာဘုရားသခင်အဲ့ဒီဆရာကင်းတဲ့အတူတူဆရာကြီးဒေါခေမာနဲ့အတူတူဒီလရှင်တစ်ပါးရှိတယ်ဆရာကြီးနာမည်ကဒေါဒေဝဒိဏတဲ့ဘယ်သူတဲ့လဲဒေါဒေဝဒိဏဆိုတာဒေဝဆိုတာနတ်ပဲဒိဏဆိုတာပေးတာအဲ့ဒါမြန်မာလိုပြောမေနတ်ပေးတဲ့ဆရာကြီးနာမည်ကဘာတဲ့လဲ โอ้ดอกเขมานาเวก็เสียกินเนี่ยดอกเขมานาเวก็บาได้เลยเอ้เสียกินเนี่ยเสียเมนะไปโด2รอบไปโดบยได้เอ้อล่ะทีละရှင်တို့ရဲ့မျိုးသမီးတွေရဲ့ဘုန်းကြီးတို့ညီမနိုင်ငံရဲ့အဲ့ဒါကျေးဇူးရှင်ကြီးနှစ်ပါးပဲလက်ရှင်သာသနာမှာဒီလက်ရှင်ကြီးအတွက်တကယ်ဒိတ်ဒိတ်ကျဲအဲ့ဒါဆရာကြီးနဲ့ဆိုပဲစာသိတတ်ကြတာနှစ်ပါးလုံးကတကားတဲ့တကယ်ထုတ်ကောင်းဆရာတော်ဘုရားထံတို့ဘာတော့မှပညာတွေသိပြီးတော့အဲ့ဒါနေကြတဲ့တို့တို့ပြောဆိုပြေးသိုက်အဲ့ဒါဆရာကင်းတဲ့ဆရာကြီးတော်ဒေဝဒိန်နာတို့ဟာဒီလက်ရှင်အမျိုးသမီးတွေကိုဇာမေပို့ချပြီးတော့ဆရာကြီးတော်ဒေဝဒိန်နာကတော့မင်းကုန်းကုကလေးကျောင်းမှာနေပြီးတော့ဆရာကြီးတော်ခေမာကဗမာသွားနေတော့သခိုင်းမှာသွားနေတယ်ဗမာသွားနေလေတပားကမင်းကုန်းမှာတပားကသခိုင်းမှာအဲ့ဒါနေပြီးတဲ့အခါကျတော့ဘုန်းကြီးတို့အဲ့ဒီမှာဘာလို့နေကြသလဲတဲ့ဆရာကြီးနှစ်ပါးဟာဆရာကြီးမေနပ်ပေးကပฏิပတ်နဲ့ပြောတယ်ဘာနဲ့ပြောလဲတရားအထုတ်တယ်ဘာလို့လဲဆရာကြီးဒေါက်ခေမာကဆရာကင်းကပရိယတ်နဲ့ပြောတယ်တဲ့ဘာနဲ့ပြောတယ်လဲအဲ့ဒါသူရှင်ဒီလက်ရှင်လာဝဲတဲ့ကလေးမလေးတွေအကုန်လုံးအဲ့ဒါမလုပ်လဲဆရာကြီးကစာသင်ပေးတယ်အဲ့ဒါစာသင်တော့ဂုရုလုံးကြောင့်ဤကအဲ့ဒါရှိုးတွေတစ်ပင်အောက်တင်းမှာအဲ့ဒါဒီလက်ရှင်တွေအဲ့ဒါအမြဲတမ်းစာဝါပို့ချနေတော့ဘုန်းကြီးတို့ပရိသတ်ရဲ့အဲ့ဒီမှာတို့တို့ပြလိုက်ကြပါတော့ဘုန်းကြီးတရားရှင်သွားမှကြောက်လို့ဖြတ်ပြောနေတာပြောမယ်ဆို3နိုင်လောက်ကိုပြောရလိမ့်မယ်အဲ့တော့ဒီဆရာကြီးဒေါခေမာလို့ခေါ်တဲ့ဆရာကင်းပေါ်လေဆရာကင်းကအဲ့ဒါတပည့်တွေနဲ့အဲ့ဒီသစ်ပင်အောက်တွေမှာကြောင်းနေပါသေးသေချာကြမ်းတာမရှိဘူးဘုန်းကြီးတိုင်းအဲ့ဒီမှာစာချနေတာဘာလို့နေတာလဲစာချနေတဲ့အခါကျတော့အဲ့ဒီနေရာကိုဘသူရောက်လာတော့ဆိုလို့ရှိရင်မင်းတုံးမင်းသားနဲ့ကနောင်မင်းသားတဲ့ဘယ်သူလဲဘယ်သူရောက်လာလဲမင်းတို့မင်းသားနဲ့ကနောင်မင်းသားရောက်လာပြီးတော့တွေ့တဲ့အခါကျတော့အိုးအမျိုးသမီးကြီးကြီးသားအိုးတော့တဲ့တောင်ထဲမှာသူတို့ပရိယတ်ဒီစာပေတွေတိမ်အောင်ပို့ချနေတာငါတို့ကတနေ့အထွတ်ထိပ်ကိုရောက်မယ်ဆိုရင်ဒီဆရာကိုနန်းတော်ပြင်မယ်တဲ့ဘယ်ကိုပြင်မယ်တဲ့ဘုရားသခင်နန်းတော်ကိုပြင်မယ်နန်းတော်ကိုပြင်မယ်အဲ့ဒီမှာတည်းကမင်းတို့မင်းသားပေါ့အဲ့တော့မင်းတို့မင်းကရှင်မင်းမဖြစ်သေးဘူးသူရဲ့အကိုဖြစ်တဲ့ပကံမင်းနဲ့လိုက်လာတာဘုရားတိုင်ပကံမင်းကလည်းဘာလာလောက်တာတော့ဆိုတဲ့အခါကျတော့သခိုင်းကောင်းမှုတော်ကိုဘုရားပူလာတာသခိုင်းကောင်းမှုတော်ကိုဘာလာလောက်တာလဲဘုရားပူလာရင်ကလည်းအဲ့ဒီသခိုင်းတောင်ပေါ်ရောက်သွားပုံရတယ်အဲ့ဒီသခိုင်းတောင်ရိုးမှာဆရာကြီးကင်းကစာချနေတာဒီလက်ရှင်တွေကိုအဲ့ဒါမှမင်းတို့မင်းအလောင်းမင်းတို့မင်းသားကတွေ့သွားတာတွေ့သွားတဲ့အခါကျတော့ငါသာတနေ့အထွတ်ထိပ်ကိုရောက်လို့ရှိရင်ငါရှင်မရင်ဖြင့်ဒီဆရာကိုနန်းတော်ကိုပြင်မယ်။ဘာလို့နန်းတော်ပြင်မှလို့နန်းတော်မှာသမီးတော်တွေရှိတယ်။သမီးတော်တွေကိုစာသင်ခိုင်းမယ်တဲ့။သမီးတော်တွေကိုဘာလို့ခိုင်းမယ်တဲ့။အဲသမီးတော်တွေကိုစာသင်ခိုင်းမယ်လို့အဲ့ဒီလိုအကြံစီနဲ့နေရင်းကနေပြီးတော့တော်တော်ပြောလိုက်ကြပါစို့ဘုရင်တိုင်ရဲ့အဲ့ဒီမှာမင်းတို့မင်းမန္လိကျရဏဘုံနေပြီးတော်ကြီးကိုတဲပါတယ်။တဲ့ပြီးဒီနောက်မှာဘုရင်ဘုရင်တိုင်ဆရာကင်းကိုသွားခေါ်ခိုင်းတယ်ဆရာကင်းကိုဘာလုပ်လဲသွားခေါ်ခိုင်းတဲ့အခါကျတော့ဆရာကင်းကမလိုက်ဘူးညင်းတယ်မလိုက်ပြရစေနဲ့သခိုင်းတောင်မှာပဲနေပြရစေမရဘူးဘုရင်တိုင်မရတဲ့အခါကျတော့ဆရာကင်းကကောင်းပြီအဲ့ဒါဆိုရင်လိုက်ပါမယ်ဘယ်လိုမင်းခေါ်တဲ့အတိုင်းနှွှေနှန်းတော်တဲ့လိုက်ပါမယ်အဲ့ဒီမှာဆရာကင်းကအချက်၃ချက်တောင်းတယ်ချက်ပဲနဲ့ချက်တယ်နံပါတ်၁သူ့အတွက်နေဖို့ထိုင်ဖို့လို့ကြောင်းစရဆောက်လို့လှူဒန်းမယ်ဆိုရင်ဘုံစင်းတွေပြတ်တတ်တယ်မပါရဘူးတဲ့။ဘာတွေမပါရဘူးတဲ့။ဘုံစင်းတွေပြတ်တတ်တယ်ပါတဲ့ဇယတကြောင်းများဆောက်လို့လှူမယ်ဆိုရင်အလှမခံပါဘူးတဲ့။နံပါတ်၂ဘွဲတွေဒစိတ်တွေဘာမှစက္ကတ်ချင်းမပြုတ်ရဘူး။နှစ်ချက်။နံပါတ်၃ဆုံးဖို့ဆုံးအိုးအမြဲတမ်းလှူဒန်းခြင်းမပြုတ်ရဘူးအဲ့ဒီအချက်၃ချက်ကိုမင်းတို့မင်းကြီးလိုက်နာမယ်ဆိုရင်နတ်တော်တွေလိုက်ခဲ့ပဲတဲ့ဆရာကင်းတောင်းတဲ့အချက်ပဲနှစ်ချက်အချက်၃ချက်တောင်းတဲ့အခါကျတော့ကောင်းပြီဆရာကြီးသဘောကျတဲ့အချိန်ဖြည့်ရပါသေးမယ်ဆိုပြီးတော့အဲ့ဒါဘုန်းတော်ပြေးတိုင်းမင်းတို့မင်းပြဲ့လို့ဆရာကင်းကသခိုင်းကနေပြီးတော့မန်းလေးကိုရောက်လာတယ်ဘယ်ကိုရောက်လာရောက်လာပြီးတဲ့အခါကျတော့မင်းတို့မင်းက โอเสียจีดอเทวะไดนะมนะเปโกตบเป็นไคเนตบเป็นไคเนกะรอเสียจีกะนโกเรกะตูมาปริปัตตมะโกเตียอัธรตะปูโกเต็บพี่รอทวยา4บะสกาเมียวพี่สกาเปียวแลตับแปเปียวเดเลสกาเปียวแลบาพี่แลပြပြနဲ့တို့ရင်လူရှင်းပြောတော့ဆရာကြီးကပြောတယ်မလိုက်ပြရစေနဲ့ငါကစကားပြောရင်ပြတ်တယ်နန်းတွင်ဆိုတာနန်းတွင်သူတွေကစကားပြောရင်ယဉ်ကျေးတယ်နန်းတွင်သူတွေစကားပြောပါဖြင့်အဲ့တော့ယဉ်ကျေးကျေးကျေးနဲ့သုံးတဲ့နေရာမှာငါလူပြတ်ပြတ်တောက်တောက်နဲ့ပြောတတ်တဲ့တိလရှင်ဆရာနဲ့မကြိုက်ဘူးမလိုက်ပြရစေနဲ့ဆိုပြီးတော့ဆရာကြီးကတော့ဗမာနေခဲ့တော့ဘေးတိုင်းမင်းကုန်းမှာပဲနေခဲ့တယ်ဗမာနေခဲ့တယ်ဆရာကင်းမန္တလေးရောက်ပြီးတော့မင်းတို့မင်းကြီးရဲ့နန်းတော်ထဲမှာဆောက်ဦးဆောက်ပေးတယ်အဲ့ဒီမှာဝင်ကြီးသားသမီးဘရင်ရဲ့သမီးတော်အဲ့ဒီမှာဇလင်းမင်းသမီးတို့ဘာလို့ကြောက်အများကြီးပဲဘုန်းကြီးတို့ပြည်တိုင်းမင်းတို့မင်းကြီးမှာသမီးတော်တွေအများကြီးရှိတယ်မင်းတို့မင်းကြီးမှာဘာတွေရှိတယ်အဲ့ဒါသမီးတော်တွေအများကြီးရှိတော့အဲ့ဒီသမီးတော်တွေကိုမလုပ်ပေးရတော့ဆိုရင်ဆရာကင်းကစာတင်ပေးရတယ်ရကင်းကဘာလို့ပေးရလဲ။ကဲ။ရှေ့ကသီလရှင်ဆရာများဟာနန်းတွင်းမှာဘယင်ကိုယ်တိုင်ဘယေးတိုင်မြောက်စားတယ်။ဘသူမြောက်စားလဲ။ဘယင်ကိုယ်တိုင်မြောက်စားအဲ့ဒါနန်းတွင်းသူတွေကိုစားပေးတယ်တင်ပေးတော့မင်းတို့မင်းကဘယေးတိုင်ရဲ့အဲ့ဒီသီလရှင်ဆရာကြီးဒေါခေမာနဲ့တကောပါလာတဲ့သီလရှင်ဆရာကြီးဆရာလေးတွေကိုမင်းတို့မင်းကတလားကိုဘယင်တို့ဘယေးတိုင်ရဲ့ဆုံးဆံတော့ငချောက်စီးတဲ့ဆံကတခွဲတဲ့ဆံကဘယ်လောက်တဲ့လဲရှည်ကတပိသာတဲ့ရှည်ကဘယ်လောက်တဲ့လဲဆံကဘယ်လောက်ရငချောက်ကကိုလည်းမပြောမိပါဘူးတပိသာလို့ဟမ်ရှည်တပိသာရှည်ဘယ်လောက်လဲဆံကငချောက်ကချင်း30အဖြစ်လေပဇက်ကပေးရတာပေးလိုက်တယ်ပါဒီလချင်းနေယူသွားအချောက်ချင်း30မင်းတို့ဝင်ပေးတာဘသူပေးတာလဲပေးတာထောက်ပန်းတာလူတန်းတာရှင်ဘရင်ကိုယ်တိုင်ဒီလချင်းသာသနာအဲ့ဒီတုန်းကတော်တော်ကိုအားကောင်းခဲ့တယ်ပေးတိုင်နန်းတော်တဲ့တခါတော့ဝင်ဆန်းခဲ့တယ်ဟာတခါတော့မိဖုရားတွေဆိုစသိတတ်တာအဲ့ဒါသားတော်သမီးတော်တွေလိန်မအောင်ယဉ်ကျေးအောင်ဒီလိုတခါတော့ဆရာကြီးတို့လက်ထက်ကတုန်းကနန်းတော်ထဲမှာအဆောင်တဆောင်ရဆောင်ပေးပြီးတော့နန်းတွင်သူတွေကိုမလုပ်လဲပရိယတိစာပေသင်ပေးတာနန်းတွင်သူတွေကိုမလုပ်သလဲအဲပရိယတိစာပေသင်ပေးတာအဲ့ဒါသာသနာတော်မှာအဲ့ဒီလိုဆွမ်းဆန်းတမန်ဆောင်ရွက်ခဲ့တဲ့ဒီလရှင်ဆရာကြီးရှိသလားမရှိဘူးလားရှင်မယင်ကောအဲ့ဒီဒီလရှင်ဆရာကြီးဆရာလေးတွေကိုမထောက်ပံ့ဘူးလားဘေးတရင်ရှင်းမြောက်ခဲ့ပါတယ်ထောက်ပံ့ခဲ့ပါတယ်တဲ့အဲ့ဒီလိုနဲ့ဘုန်းကြီးတို့ပြေသာပေါင်းတော်ကောင်းတော်ဆရာကြီးတွေကနေတဆင့်တဆင့်ပေါ့လေတပည့်ကြီးတွေတပည့်ကြီးတွေပေါ်လာတဲ့အခါကျတော့အဲ့ဒီမှာဆရာကြီးကြီးဆရာကင်းရဲ့တပည့်တွေထဲမှာဒေါ်ဝဏတဲ့ဒေါ်အုံမာကြီးတဲ့ဒီလိုတဲ့ဆရာကြီးတွေတကယ်ဇာတပိတပုဂ္ဂိုလ်တွေပေါ်ပေါ်လာတာနောက်တဲ့ကဘုန်းကြီးတို့မင်းတို့မင်းကြီးရဲ့သမီးတော်မုံင်းထိတ်ခေါင်တင်မင်းသမီးအဲ့ဒီမုံရင်ထိုက်ကောင်းတဲ့မင်းသမီးလေးကိုတိတ်တန့်ပေါ့လေဒီနေ့ခေတ်ပြောရင်တော့ဘာလို့ပြောမလဲဝိုင်းကြူရှင်ပေါ့ဘာကြူရှင်လဲမရည်သာအများနဲ့ပေါ်ပေါ်နဲ့တိတ်တန့်လေးအဲ့ဒါတခါတော့ဝိုင်းကြူရှင်လေးတင်ပေးဖို့လို့မင်းတို့မင်းကြီးကငါသမီးတော်မုံရင်ထိုက်ကောင်းတဲ့မင်းသမီးကိုစာသင်ပေးဖို့လို့ဆရာကင်းရဲ့တပည့်တော်သမီးစာသင်ပေးဖို့လို့ဆရာကင်းလွတ်ပါအောင်လွတ်ပါအောင်ဆိုတော့မှအဲ့ဒီမှာမရည်သာဆရာကင်းကတပည့်ကြီးဖြစ်တဲ့တော်ဝဏနဲ့တုံအောင်မာကြီးတို့ကိုလှုပ်ပေးတယ်လှုပ်ပေးတော့ဆရာကမှားလိုက်တယ်ဆရာကင်းမှားပုံလေးပရိသတ်ကြီးဟဲ့တပည့်တို့မင်းတို့နန်းတွင်နေကိုစာသွားတင်တာကွယ်တဲ့နန်းမူနန်းရာတွေပါမလာစေနဲ့ဒီမှာဥပမာလေးနဲ့ပြောတယ်ပရိသတ်ကြီးဘူးတဲ့ကရေးမပါလာစေနဲ့ဗါတယ်လေပရိသတ်လူတွေကရေမပါလာစေနဲ့အမှန်မှန်ကတော့ညီမလိုရှင်းရှင်းနဲ့သွားတော့ပညာရှိမှုလို့ပြလိုက်တာနန်းတွင်သွားလို့ရှင်နန်းတွင်လူတွေဝတ္တာတွေစားတာတွေဖြီးတာတွေလိမ့်တာတွေဓာတ်တွေတွေ့ပြီးတော့အားကြလာမယ်အားကြလာမယ်ဆိုရင်သူတပည့်တွေလူထွက်ကုန်မှာကြောက်လို့ဆရာကင်းကဆုံးမလိုက်တာအင်းနေတော့ဟိုကအတုတွေခိုးမလာနဲ့ကိုစားတာကိုသိင်းရှေ့ကရှေ့က ဆရာကြီးများဟာတပည့်ကိုဆုံးမတဲ့နေရာမှာအဲ့လိုနန်းလွင်ကိုစတင်သွားလဲပဲနန်းလွင်ကနေပြီးတော့ဒီလိုမိန်းကလေးတွေအမှုအကျင့်တွေနန်းလွင်သူတွေရဲ့တဏ္ဍာခလိမ့်နာတွေလုံကြီးဝတ်တာတွေအင်ကြီးဝတ်တာတွေဘာချွေကြီးတို့မူကြီးတို့တွေဒါတွေကြည့်ပြီးတော့အားကြမှာကြောက်လို့သူတပည့်တွေကိုသူဆုံးမပြီးတော့ဘိန်းတို့ပိယတာပေါင်းတော်ပေါင်းတို့အဲ့ဒါနန်းလွင်ထဲမှာအဆောင်တဆောင်ရပြီးတော့ကြောင်းတကြောင်ဆောက်ပေးပြီးတော့ကိုရှေ့ကရှေ့ကဒီလရှင်ဆရာများဟာအဲ့လိုရှင်မင်းကိုယ်တိုင်မြောက်စားခြင်းကိုခံခဲ့ရပါတယ်လို့အရွယ်ရလာတဲ့အခါမှာဘုရားတိုက်ဆရာကင်းဟာနေပြည်တော်မှာမနေဘဲနဲ့ဇကိုင်းကိုပြန်ပါတယ်ဘယ်ကိုပြန်လဲဇကိုင်းကိုပြန်ပြီးတော့ဝိပဿနာတရားတွေစူးစမ်းပွားများအထုတ်ပါတယ်ကဲဟိုဆရာကြီးတော်ဒေဝဒိဏဘယ်သူလဲဘုရားတိုက်အဲဆရာကြီးတော်ဒေဝဒိဏကတော့ဘိန်းတို့ဘုရင်တိုင်သူကသူအဲ့ဒါမင်းကောမှာပဲတရားတွေကြိုးစားပွားများအထောက်ရင်းနဲ့ဆရာကြီးတော်ဒေဝဒိဏလည်းပဲကွယ်လွန်နှိမ့်စာရောက်ပါလေဆရာကင်းလည်းပဲကွယ်လွန်နှိမ့်စာရောက်ပါလေဆရာကင်းကွယ်လွန်နှိမ့်စာရောက်သွားပြီးဒီနောက်မှာဆရာကင်းတည်တဲ့အချိန်မှတိုင်းပြည်အုပ်ချုပ်တာတိဘောဘုရင်နဲ့မယ်ဘုရင်နဲ့လေအဲ့ဒါတိဘောမင်းလက်ထက်မှာဆရာကင်းအနှိမ့်စာရောက်တဲ့အခါကျတော့တိဘောမင်းကဒီအကြောင်းကိုသိလဲသိရောအဲ့ဒါတခါလေဟိုမှာလွတ်ပြီးတော့ဆရာကင်းရဲ့ဇာပနာကိုကြာကြာနာနာပူဇော်ခိုင်းပါတယ်ကြာကြာနာနာတချို့ခိုင်းပါတယ်ပြီးတဲ့အခါမှာဆရာကင်းရဲ့ပြအယိုးအိုးတင်ပြီးတော့အဲ့ဒါဆရာကင်းဂူဆိုတာဒီနေ့တည်းဒီတိုင်းတောင်ယိုးမှာရှိပါဆရာကင်းကြီးရဲ့အထင်းမှာဂူတဲ့တိုင်းမှာရှိပါတယ်အဲ့ဒါအဲမြန်မာနိုင်ငံမှာပေါ့လေဘုရားတို့ပြေးတိုက်ရင်ဒီသီလရှင်တို့ရဲ့သာသနာကိုဒီလရှင်တို့ရဲ့ကျွမ်းကြီးကိုဆရာကင်းနဲ့ဆရာတော်ဒေဝဒိဏတို့ကနေပြီးတော့စတင်ပြီးတော့ပြအောင်လုပ်ပါတယ်အဲ့တော့ဒီလရှင်တို့ရဲ့အဝတ်စားဟာဘယ်လိုပြဆရာကင်းတို့လက်ထက်ထိအောင်ကိုအဖြူရောင်မဲ့ဝတ်တယ်တဲ့ဘာရောင်မဲ့ဝတ်တယ်တဲ့ဖြူရောင်မဲ့ဝတ်တော့ဘုန်းကြီးတို့ဒီဥစ္စာကတဖြည်းဖြည်းနဲ့ဘယ်တော့မှပြောင်းလာတော့ဆိုတဲ့အခါကျတော့ဒီဆရာကင်းတို့နောက်ပိုင်းပေါ့လေဆရာကင်းတို့နောက်ပိုင်းရောက်လာတဲ့အခါကျတော့သခိုင်းတောင်ရုံးမှာသတင်းသုံးနေတဲ့မာဂန္ဓယုံဆရာတော်ဘုရားကြီးကတိလရှင်ဆရာကြီးဆရာလေးတွေဆရာကင်းတို့ရဲ့အຫນွယ်တစ်ဆက်လောက်မှာပေါ့တစ်ဆက်မြောက်လောက်မှာဆရာကင်းတို့ရဲ့ဒုတိယအຫນွယ်လောက်မှာဖြစ်မယ်အဲ့ဒါဆရာကြီးဆရာလေးတွေသွားကြောတဲ့အခါကျတော့မာဂန္ဓယုံဆရာတော်ဘုရားကြီးကသခိုင်းတောင်ရုံးသတင်းသုံးနေတဲ့ပထမမာဂန္ဓယုံဆရာတော်ဘုရားကြီးကတိလရှင်တွေကိုမိန့်တော်မူတယ်ဟဲ့နင်တို့အင်ကြီးတွေဟာနင်တို့ဝတ်ထားတဲ့ဥစ္စာတွေရတယ်အဖြူတွေကတခါတခါကြာရင်လူတွေလူဝတ်ကြောင်တွေအဖြူတွေဝတ်တယ်လူတွေနဲ့နင်တို့ဟာရောနေတယ်အဲ့ဒါနင်တို့ကွက်ကွက်ပြားပြားလေးဖြစ်အောင်လို့ဒီလိုအဖြူကိုမလုံနဲ့ဆိုပြီးတော့ဆရာတော်ကြီးကအမိတ်ပေးလိုက်တာနဲ့အဲ့ဒါဒီလရှင်တွေကတို့ဝတ်တဲ့အဝတ်လေးတွေအခုဝတ်နေတဲ့အဝတ်လေးတွေပေါ့ဘာလို့ကြတော့ဆိုတဲ့ခါကဘုရားတိုင်ဆေးဆိုးကြတယ်တဲ့ဘာလို့ကြလဲဆေးဆိုးကြတယ်ချစ်ဆိုပြီးတော့ဒီအကြောင်းဖြစ်လာတယ်ဆလိုက်ကြပါစို့ပေါ့လေဒါပေမဲ့ဒီအကြောင်းကြကြတော့မဟုတ်သေးဘူးဟိုတုန်းကတော့ဟိုတုန်းကတော့ဒီကြောင်းတော့မဟုတ်သေးဘူးဒီထက်နည်းနည်းရှင်းနိုင်မယ်လို့ထင်တယ်အဲ့ဒါမာခန္ဓာယုံဆရာတော်ဘုရားကြီးကနေပြီးတော့ဒီလရှင်တွေသွားကြောတဲ့အခါမှာအင်းတို့ဟာဘေဝနဲ့ကြီးလို့ရှိလို့ရှိရင်ဟိုလူတွေဝတ်တဲ့ဥတ္တတော်တွေဥပဒကတွေအဲ့တော့မင်းတို့လက်ထက်တို့ဘာတို့မှလည်းပဲဥပဒကအသင်းတွေဘာတွေကဖြစ်လာပြီဟိုဖြစ်လာပြီဆိုတဲ့အခါကျတော့ဒီနေ့ခေတ်ပေါ့လေဘုရားပြေသာဥပဒကတွေကြီးပေါ့ဥပဒကရီဆိုအပေါ်ဖြူအောက်ဖြူနဲ့ဝတ်တွေပါတွေလှဲ့တဲ့အခါမှာဝသိမ်းမွေးတွေပါလှဲ့တဲ့အခါမှာဒီလိုဝတ်ကြတော့ဟာကြာတော့ဒီလိုက်ရှင်တွေကလည်းအဖြူတွေဝတ်တာတော့လူတွေလူအဲ့လိုဖြစ်လူတွေနဲ့ဟိုတူနေတဲ့ပုံစံဖြစ်နေတော့အဲ့ဒါကာဏယုံဆရာကြီးကပြောလိုက်တာနဲ့လူတွေနဲ့ကွဲသွားအောင်ဆိုပြီးတော့အဲ့ဒါဒီလိုက်ရှင်တွေကမလုပ်တယ်လေအဲ့ဒီသခိုင်းတောင်ယိုးကသူတို့အပြောပေါ်လေပရိသတ်ကြီးဇာတဲ့မှာကတော့မြေမှုတ်တွေအဲ့ဒီမြေမှုတ်တွေနဲ့ဒါခါလဲအဝတ်တွေကိုဆေးဆိုးပြီးတော့ဒီလိုဝင်းရင်းကနေပြီးတော့ဒီနေ့ခေတ်ကတော့ဆေးဆိုးစရာမလိုတော့ပါဘူးအယောင်လဲတဖြည်းဖြည်းနဲ့ဖြော့လာတယ်ဘတော်ကဒီတဲ့ရင့်တဲ့အယောင်ကိုဝတ်ကြတယ်လို့တော့ဒီဘုန်းကြီးတို့ဇာယေဆရာရဝေထုံးလို့ခေါ်တဲ့ဆရာတော်အတိလောကသာရရေးတဲ့ဘိက္ခုနီသာသနာနဲ့ဒီလရှင်သမိုင်းဆိုတဲ့စာအုပ်ထဲမှာဒီအကြောင်းအရာတွေအပြည့်စုံပါပါတယ်အဲ့တော့ကောင်းပြီဘုရားသားရဲ့အလုံးပြန်ပြီးတော့ဘုန်းကြီးတို့ပေါင်းလိုက်ကြစို့ပေါင်းလိုက်ကြစို့တဲ့ကမပေါင်းခြင်းတော့ဆိုလို့ရှိရင်အခုတိလရှင်ဆိုတဲ့ဇကားကဧဝခိကုံမောင်ခိခိဥပေါဧဝခိကုံကံနီကုံမောင်ခိဥမှာတုပ္ပယောတပ္ပရိတဆိုတဲ့စလုံးကနေပြီးတော့တုပ္ပယောကနေပြီးတော့တိလရှင်လို့ဆိုတဲ့စလုံးဝေါဟာရပြောင်းလာပါတယ်ဆိုတာကိုဓမ္မပါရှေ့တုန်းကတော့ပရဝိုက်လို့ခေါ်တယ်ပ ဘုရားလက်ထက်ကဘာလို့ခေါ်တယ်လဲပရဝိုက်လို့ခေါ်တယ်သန္ဓပရဝိုက်ပန္ဒရင်ကပရဝိုက်အဲ့လိုခေါ်ပါတယ်အဲ့ဒီကအနွယ်ကနေပြီးတော့ဆင်းသက်လာတာဒီလက်ရှင်တို့ရဲ့အစပါပဲလို့အဲ့တော့ဒီနေ့လက်ရှင်ဆရာကြီးဆရာလေးတွေကိုဘုရားတော်ပြည့်တာပေါင်းတော်ကောင်းတို့ဓာမြင်တွေ့နေကြတာဟာသာသနာတော်ရဲ့အနွယ်ပေါ့သာသနာတော်ရဲ့အနွယ်သူတို့လည်းပဲသာသနာဝင်ကိုထမ်းနေတယ်ပရိယတ်ဒီသူတို့အာထုတ်တယ်ပရိပတ်ဒီလည်းသူတို့အာထုတ်တယ်အဲ့တော့ပရိယတ်ပရိပတ်ဘုရားသာသနာတော်ကိုနွယ်ပြီးတော့ဘုရားသာသနာတော်ရဲ့ပရိယတ်ပရိပတ်အလို့တွေကိုအာထုတ်တော်မူနေကြတဲ့ဣလရှင်ဆရာကြီးဆရာလေးတို့ဟိုတခက်ကတော့ဘုရားတို့ပရိသတ်တော်တော်လေးကိုရှင်းပြမြောက်စားခြင်းကိုခံခဲ့ရပါတယ်ဒီနေ့ခက်မှာတော့ဣလဆရာကြီးဆရာလေးတွေကသူတွေရဲ့အပိချင်းမြောက်မှုမတနည်းပါတယ်ဒါကြောင့်ဘုရင်ကလာရင်ဆရာကြီးဆရာလေးများဟာလည်းပဲသာသနာနွယ်ဝင်ဖြစ်တဲ့အတွက်ကြောင့်မို့လို့ဘုရားတော်ကပြောခဲ့ပြီးသာမဏေကျော်သံမိုးဝဲတော်မှဒီနေ့ခေတ်မြောက်ပေါက်ခေတ်အမတန်နာမည်ကြီးခေတ်စားနေတဲ့သာမဏေကျော်သံမိုးဝဲတော်မှဝင်ဖြေတဲ့သီလရှင်တွေရှိနေပါပြီဆိုတဲ့အကြောင်းကိုဘုန်းကြီးဒီဓမ္မပလင်ကနေပြောပါတယ်။ယောက်ျားများနဲ့တန်တူနော်အမျိုးသားယဟန်များအမျိုးသားကိုရင်များနဲ့တန်တူသာမဏေလင်္ကာရသံမိုးဝဲကိုဝင်ရောက်ဖြေဆိုဖို့လို့စတက်နေတဲ့သီလရှင်တွေရှိပါတယ်ရှင်နေစေဒီလရှင်နေလည်းရှိပါတယ်အဲ့တော့ဒီလိုကိုမလုံးနိုင်တဲ့အလုပ်တွေကိုပရိယတ်တိဓမ္မတွေပฏิပတ်တိဓမ္မတွေကိုဉာဏ်ဉာဏ်ကျုပ်ကိုအထုတ်တော်မူနေကြတဲ့ဒီဒီလရှင်ဆရာကြီးဆရာလေးတွေဒီနေ့ပုံညကာရီဆောလောင်းသိန်းကြီးက6ကျင်းမြောက်ရှိသွားပြီဘယ်နှကျင်းမြောက်ရှိပြီလဲ6ကျင်းမြောက်ပါပါဘာလုံးတာလဲဆွမ်းဆန်းတော်လှူတာဘာလုံးပါလဲပရိသတ်ရဲ့ဆွမ်းဆန်းတော်လှူတာပါလို့အဲ့ဒါဆွမ်းဆန်းတော်လှူတဲ့ဘွဲမှာသူတို့အကြောင်းသိကောင်းစရာပေါ့ဘုရားတိုက်ရေဘယ်သူအကြောင်းသိကောင်းစရာလဲအေးသူတို့အကြောင်းသိကောင်းစရာဆိုသူတို့ဆိုတာသီလရှင်ကိုပြောတာသူတို့ဆိုတာဘုသူ့ကိုပြောတာလဲအဲ့ဒါသီလရှင်ကိုပြောတာသီလရှင်တို့အကြောင်းသိကောင်းစရာကိုပြောပါလေအဲ့တော့ဘုန်းကြီးတို့အောက်ပြီသာသနာအောက်ပြီကိုသီလရှင်သာသနာရောက်ပုံလေးပြောပြရင်တော့ဖြစ်ဒါလေးဘုန်းကြီးတို့ညီကုန်းထုတ်လိုက်ကြပါစို့အဲ့တော့ဆရာကြီးဆရာကင်းကနေပြီးတော့အစင်ဆက်ဆင်းသက်လာတာဆရာကြီးတပါးရှိတယ်ဘုရားတိုက်သူနာမည်ကဆရာဆန်းနဲ့ဘယ်သူလဲလဲဆရာဆန်းကမန္တလေးရတနာဘုနေပြည်တော်ကနေပြီးတော့အောက်ပြည်ကိုထွက်လာခြင်းရဲ့အကြောင်းတရားကကနောင်မင်းကြီးရဲ့ကိုလုံတော်လို့ခေါ်တယ်ကနောင်မင်းကြီးရဲ့မောင်းမတစ်ပါးဖြစ်တဲ့ခင်ခင်နဲ့သူတယ်လဲဘုရားတိုင်အဲ့ဒီခင်ခင်ကနန်းတွင်သူခင်ခင်ကဘာလဲလဲခင်ခင်ကနန်းတွင်သူနန္ဒင်းသူကကနောင်မင်းအရေးတော်ပုံဖြစ်တဲ့အခါကျတော့သူလည်းနေလို့မရတော့ကနောင်မင်းအသက်ခံရတာကိုမြင်ကုန်းတော့မြင်ကုန်တိုင်းတော့မင်းသားတို့ကကနောင်မင်းကိုတတ်တော့သူလည်းနေလို့မရတော့ဘယ်ကိုပြေးလဲဆရာဆန်းရှိကိုပြေးပြီးတော့ခင်ခင်ကသီလရှင်ဝင်သွားတာခင်ခင်ကဘာလို့သွားတာခင်ခင်ကသီလရှင်ဝင်သွားတာဘုရားသားရဲ့အဲ့ဒါခင်ခင်သီလရှင်ဝင်သွားတဲ့အခါကျတော့ဒီတော့ဒီမှာနေလို့တော့မဖြစ်တော့ဘူးတော့ကြဒီခင်ခင်မှာတတ်ခံလိမ့်မယ်ဆိုပြီးတော့အဲ့ဒါဆရာဆန်းကခင်ခင်ကိုခေါ်လာပြီးတော့ဘုရားသားကြီးဘယ်ကိုလာတယ်တွန်တေးကိုရောက်လာတယ်ဘယ်ကိုရောက်လာတယ်အဲ့ဒါတွန်တေးကိုရောက်လာပြီးတော့အဲ့ဒီအောက်ပြည်တွန်တေးကိုထွက်လာပြီးတော့တာယာကုန်းမှာသီလရှင်စာတင်တိုက်ဖွင့်ပြီးတော့အဲ့ဒါအောက်ပြည်သီလရှင်သာသနာအောက်ပြည်မှာသီလရှင်တွေစာတင်တိုက်တွေဖြင့်နံပါတ်1မူလဆရာကြီးကအဲ့ဒါဆရာဆန်းနဲ့ဒူရတဲ့ဘုရားသားအဲ့ဒီဆရာဆန်းရဲ့ကောင်းမှုကြောင့်ဘုရားတို့အခုဒီပုဂ္ဂိုလ်တို့ရန်ကုန်တို့ဘာတို့ညာတို့ပြည်တို့ဒီဒီဒီရဒေသတွေမှာဒါဒီလိုက်ရှင်စာတင်လိုက်တွေဖြစ်ပေါ်လာတယ်ဆိုတာဒီဆရာရဲ့ကျေးဇူးပဲမမဒီဆရာကမန်းလေးနေတာဘာမှနေတာလဲဟိုကနောင်မင်းရဲ့ကိုလို့တော့ခင်ခင်သာသနာတော်ဝင်လာတော့ဒီလိုဒီလိုဟိုဒီလိုက်ရှင်ဝတ်လာတဲ့အခါကျတော့မဖြစ်တော့ဘူးဆိုပြီးတော့အဲ့ဒါဆရာတပည့်နှစ်ယောက်ပြေးလာတာဘုရားသားကြီးတွန်တေးရောက်တော့အဲ့ဒီမှာတာယာကုန်းဆိုတဲ့ကျောင်းမှာစာတင်လိုက်ဖွင့်ပြီးတော့အဲ့ဒါဒီဒီလိုက်ရှင်ပရိယတ်တိသာပေတွေတရားပို့ချတာအဲ့ဒါသူကနေစပါတယ်အဲ့ဒီကနေဆရာဆက်လက်ဆက်ကမ်းပြီးတော့တင်လာတော့ဘုန်းကြီးတို့ဘုကောမှာလည်းပဲဆရာဆန်းကြီးရဲ့တပည့်တွေပါတယ်ရှိမှာပေါ့ဒါကတော့ဘုန်းကြီးတို့ကကြောင်းချင်းရှောက်မေးမှရမှာအဲ့ဒါထားလိုက်ပါတော့အဲ့တော့ဘုန်းကြီးပြောချင်တာကဘုန်းကြီးတို့ဒီရှင်မင်းမြားလက်ထက်မှာနော်ရှင်မင်းမြားမြောက်စားခြင်းခံခဲ့ရတယ်ရှင်မင်းရဲ့သမီးတော်များကိုယ်တိုင်နောက်တစ်ခါရှင်မင်းနေရဲ့ဟောပေါ့မိမယားတွေရဲ့ကိုယ်တိုင်လည်းပဲသာသနာတော်ကိုဝင်ပြီးတော့သီလရှင်ဝတ်သွားတာတွေကအများကြီးရှိပါတယ်လို့လောင်ရှင်မိဘယားကြီးတို့ဆလင်းမိဘယားတို့ဒီပုဂ္ဂိုလ်တွေကလည်းပဲသာသနာတော်ဝင်သွားတာတွေရှိပါတယ်ဘုရားတရားအဲ့ဒါတွေကတော့သီလရှင်သမိုင်းမှာပြည့်ပြည့်စုံစုံရေးထားတာရှိတယ်တော်ပြီအဲ့တော့ဘုန်းကြီးဟောတဲ့တရားက2နာရီနေပါရှိသွားပြီ အဲ့ဒါဒီတရားကိုနာကြားပြီးတော့တရားတော့မဟုတ်ဘောလေဘုသူတ္တပေါ့တရားပဲဆိုပါတော့ဟိုဘိက္ခုနီမအကြောင်းတွေပါလေလက်ပါပြီဆိုတော့အဲ့ဒါဒီဥစ္စာကိုနာကြားပြီးတော့သူတို့အကြောင်းကိုဘုန်းကြီးတို့ဘာဖြစ်လို့ပြောပြနေတာတော့ဆိုလို့ရှိရင်ဒီနေ့ဒီလရှင်နေရဲ့ဘဝဟာစောက်ရှောက်မှုထောက်ပံ့မှုနည်းနေတဲ့အတွက်ကြောင့်မို့လို့ဩဒီလရှင်နေနေဒီလိုဆွမ်းဆောင်နိုင်ကြပါလားဆိုတာအဲ့ဒါဆွမ်းဆောင်နိုင်တော့အမျိုးသမီးရှင်တွေလည်းအမျိုးသမီးတွေလည်းရှိပါတယ်ဒီလရှင်တွေလည်းရှိပါတယ်ဆိုတာကိုသိသွားပြီဆိုရင်ဘုန်းကြီးကျင့်တတ်ပါတယ်ဟောလာပရိသတ်ရေအဲ့ဒါသိသွားပြီဆိုရင်တို့ကိုတို့ဘာလို့တင်တယ်လဲဘာထောက်ပံ့တင်တယ်လဲဘာလှူတင်တယ်လဲဆိုတာကတော့အဲ့ဒါတရားရှိခင်စိတ်ကောင်းဝင်တဲ့သူတော်စင်တို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ပဲဖြစ်ပါတယ်အဲ့ဒါတိုက်တွန်းပေးရမှာကဘုန်းကြီးတို့တောင်းဖို့တိုက်တွန်းပေးရမှာကဓမ္မသတိကများတောင်းဖို့မဟုတ်ဘူးလားမကြီးများတောင်းဖို့ပဲအဲ့တော့ပရိယတိပရိပါတိဒုရဏဗျာသာနာလို့အာထုတ်ဖို့ကဒိလရှင်တွေရဲ့တောင်းဝန်ဘုရုတောင်းဝန်လဲအဲ့ဒီဒိလရှင်တွေကိုဆွမ်းဆံတော်တို့ဆီတို့နဝကံမတို့လူရန်ထောက်ပံ့မှုဆိုတာကဘုရုတောင်းဝန်လဲတက္ကတောင်းဝန်ဘုရုတောင်းဝန်လဲမရေသရေအဲ့ဒါတောင်းဝန်ကိုစီရှိကြသည်ဘာလဲမရေသရေအဲ့ဒါတောင်းဝန်ကိုစီရှိကြသည်ဆိုတော့အကုတ်တောင်းဝန်ကိုခြေပြေးသွားထိုင်ရင်းနဲ့ဒီလရှင်တို့ကိုလည်းအားပေးနိုင်ကြပါစေ၊ထောက်ပံ့နိုင်ကြပါစေ၊လှူဒါန်းနိုင်ကြပါစေဆိုတဲ့ရည်ရွယ်ချက်ဖြင့်ပရိသတ်ဤဒီနေ့ညဟောတဲ့တရားသူတို့အကြောင်းသိကောင်းစရာတဲ့ဗါတယ်လေပဲခိနန္ဒေရှမနာဝဩနတောနတအာဂတံသာသနာပက္ခနေယသသာတုဟိသမမန္တိယဒီလရှင်တို့သာသနာကအနိုင်အမြင့်နဲ့ဟိုးတော့ကနော်ဒီဘိက္ခုနီဘုရားလက်ထက်ကတော့ကတော့ခေမာတော့အုပ်ပလုံးတော့ဘိက္ခုနီမကြီးတွေမြောက်စားခံခဲ့ရအဲ့ဒီကနေသာသနာတခါအားနဲ့ဘိက္ခုနီသာသနာပြောက်ဘိက္ခုနီသာသနာပြောက်ပြီးတော့ပရပိုက်အသွင်းနဲ့အဝိဖြူဝဲပြီးတော့သာသနာနှွယ်ဝင်သာသနာနဲ့နှွယ်ပြီးတော့အဲ့ဒါအဝိဖြူကနေပြီးတော့စလာလိုက်တာကဘုန်းကြီးတို့ဟောမင်းတို့မင်းလက်ထက်ရောက်တဲ့ကအတော်ကမင်းတို့လက်ထက်မှာမြောက်စားခြင်းခံခဲ့ရဒီဘက်ရောက်တော့မင်းတို့မင်းလက်ထက်မှာလည်းမြောက်ဆန်းချင်းခံခဲ့ရဒီဘောမင်းလက်ထက်တောင်မြောက်ဆန်းချင်းခံခဲ့ရတယ်အဲ့ဒီကနေပြီးတော့တဖြည်းဖြည်းနဲ့စစ်တည်းဖြစ်ဗာရီဖြစ်နဲ့တဖြည်းဖြည်းနဲ့ဘုရားတို့ပြေးတိုင်းဒီလရှင်နေလဲပဲတို့ဟာတို့ယုံကံလှုပ်ရှားပြီးတော့ဒီနေ့ထိအောင်ကိုဘုရားတို့ဒီလရှင်ဆရာကြီးဆရာလေးတွေဟာတို့ဘဝရည်တည်မှုအတွက်မလုပ်တလဲဘန်ကလေးခေါင်းပေါ်တင်ပြီးတော့အိမ်ရှိထွက်စွန်စာရမရလဲပဲနောက်တဲ့အိမ်သွားအဲ့ဘုရားတို့ဒီလရှင်နေတို့တဲ့ခါနှုတ်ဆက်တယ်ဆရာတို့ပဲတဲ့ဆွမ်းဆောင်လေးပါလိမ့်များရရလားအိုးရတော့ရတော့ဗျာတဲ့တဇွန်ဆန်ဂျုံးပြအောင်ရှာရတယ်တဇွန်ဆန်ပါတဲ့တော့အဲ့ဒါဒီလက်ရှင်နေပြောတာပဲတဇွန်ဆန်ဂျုံးပြအောင်ရှာရတယ်အဲ့တော့ဘုန်းကြီးကပဲဒီလက်ရှင်ဂျုံးတော့မထိုးပါနဲ့ကြည့်မကောင်းဘူးအဲ့ဒါဂျုံးမပြန်စေနဲ့ဘာမပြန်စေနဲ့လည်းမရေးတယ်အဲ့ဒါဂျုံးမပြန်ဖို့ကတော့တရားတော်မတွေမှာတောင်းဝန်ရှိတယ်ရှိသလားမရှိဘူးလားအဲရှိတယ်အဲ့တော့ဘုန်းကြီးကပြောတယ်မရေသားရေအင်းဒီညာဘုန်းကြီးကဒီဓမ္မပလင်ကိုတာဝန်ယူထားတာဖြစ်တဲ့အတွက်ကြောင့်မို့လို့ဘုန်းကြီးဒီလရှင်တို့ရဲ့အကြောင်းအရာကိုကောင်းစွာပြောပြပါတယ်အဲ့ဒါတရားဟောဘုန်းကြီးပဲအဟောကောင်းလို့ပဲဆွမ်းဆံတော်ပဲရမှာလားဓမ္မမို့လို့ဒီလရှင်တွေပဲဘုန်းကံကြီးလို့ဆွမ်းဆံတော်ပဲရမှာလားအဲ့ဒါကတော့မရေသားရေဆွမ်းဆံနေအလိုခံတဲ့နေမှာပဲသိရမှာပဲဟုတ်တယ်မို့လားအဲ့တော့ဆွမ်းဆံနေလူခံတဲ့နေကြမှာသီလရှင်တွေထိုက်ထိုက်တန်တာမရဘူးဆိုရင်တော့ဓမ္မကတိကညံ့လို့လားသီလရှင်ကိုကံမပါလို့လားပြောလိုက်ပြောလိုက်အာမနာလိုက်ပြောလိုက်ဘိရသရေသီလရှင်ကံမပါလို့လားတရားဟောဘုန်းကြီးညံ့လို့လားအေးဟုတ်တယ်တရားဘုန်းကြီးကဘယ်ညံ့လိမ့်မလို့ဟောတာပဲကိုကတော့ကြိုးစားပြီးတော့ဟောရတာပဲဟုတ်တယ်မို့လားအဲ့တော့သီလရှင်တို့ကိုလည်းထောက်ပံ့နိုင်ကြပါစေလှူဒါန်းနိုင်ကြပါစေသူတို့လည်းပဲကွယ်ဘုန်းကြီးတို့ပြည်သားရေစဉ်းစားကြည့်သူရှိဟာသူရတိလရှင်မကြည်ညိုတော့ဘာလို့မကြည်လဲတိလရှင်ကသံဃာများလို့ရောအမျိုးသမီးဆိုတော့ကသံဃာများတယ်မျိုးပဲပြောမှာပေါ့လို့တိလရှင်များသံဃာမပြောရအောင်ရတယ်တိလရှင်မကြည်ညိုဘူးပြတာဘာလို့မကြည်တော့အပြစ်ကသံဃာများလို့တဲ့အဲ့တော့ဆရာတို့ဒီမှာမှာခဲ့ပြရစေဆွမ်းသာရများသွားရေငုံသွားကြဘာမှပြောမနေနဲ့ဟုတ်တယ်တချို့ကလည်းသီလရှင်စကားများလို့လည်းမကြင်ကြဘူးတဲ့ကြံ့ညံပါမှအပြစ်ကအဲ့ဒါပဲစကားများလို့ဗျာတဲ့လိုင်းတော်တော်နဲ့မပြိနဲ့ပြတာပြိနဲ့ဘာတွေပြောနေမှမသိဘူးတဲ့ဟိုပြောဒီပြောနေတယ်ဒီလိုကိုအဲ့တော့ဘုန်းကြီးကသီလရှင်တွေတွေ့တော့မှာခဲ့ပဲဆရာတို့အဲ့တော့ဟိုဘုန်းကြီးတို့ရင်ကုန်ဆော်တော်လို့လောက်ပေါ့ဗျာစကိုင်းတောင်ရုံးကရင်ကုန်ဆိုဆွမ်းကသွားရင်ကုန်သွားတယ်ဆွမ်းကသွားပါတယ်တော့ ဲ့တော့ဆရာတို့လည်းဆွမ်းခံသွားတဲ့ကဆွမ်းတရားသွားတဲ့ကရေငုံတော့ဘာမှပြောနဲ့ဘာမေးမေးမပြောနဲ့ရေတာငုံသွားငုံသွားတဲ့ရေဟာကြောင်းကြောင်းတစ်ပြန်ပါပါမလားပြောပြောပြောပါပါမလားမပါလားဒီမရမဟုတ်ပါဘူးစကားပြောလို့မဟုတ်ပါဘူးလမ်းထဲမှာခွေးလိုက်ဆွဲလို့ခွေးမောင်းရတာဟာခွေးဆိုဘွတ်ဆိုရေကထွက်သွားတာဒီကြီးဘယ်လိုပြန်ပါလာတော့မှာတော့အဲ့ဒါဟိုတုန်းကမြတ်ဘုရားတို့ပြည့်တိုက်ဒီလားရှင်များချင်းမြောင်ထောက်ပါနာမလေးမင်းတို့မင်းတို့တလားဆွန်သန်တော့လှူရတဲ့နဲ့ဆီလှူရတဲ့နဲ့ငါ၆လှူရတာနဲ့ဘာမှလှူလေသေးမอยู่ဒီနေ့ဒီလားရှင်များကြီးညိုဖို့ကောင်းချီးကျူးဖို့ကောင်းတော်တော်ရတာလေးတစောတန်ကျွန်းပြောင်မကလို့ခွေးကြိုက်ဆွဲဆွဲဘာလဲလဲရအောင်ခံလာတယ်ရှာလာပြီးတော့အဲ့ဒါလေးတခါတည်းသူ့ကွယ်ရောင်းချပြီးတော့တစ်ဖက်ကလည်းစာလည်းသင်ရသေးတယ်တစ်ဖက်ကလည်းချက်ပြုတ်စားတော့ရသေးတယ်ဒီလိုမို့လားเออไอ้อะไรวะกูตามณีจอลิงาระสามโมเวริဖြည်နေပြီးတော့จีญูเสียမကောင်းဘူးล่ะจีญูเสียကောင်းရင်ဘာလုပ်ရမှာတော့လူဘော့ကွယ်ကိုကိုနဲ့နိုင်မย้ายနဲ့မရေးသားเอဒီမှာဆရာလေးတွေငငယ်ရွယ်ဆရာလေးတွေမေးကြည့်ဆရာလေးလက်သန်းကြီးမဆိုးခြင်းမလားဆိုးခြင်းน่ะဗောအောက်နေရတာဘာလုပ်နေရတာလဲအောက်နေရတာဆရာလေးသဘင်ပေါင်းမတင်ခြင်းမလားမေးကြည့်ပါလားတင်ခြင်းน่ะဗောရှိမှမရှိပဲနဲ့ဘာနဲ့ပေါင်းမတင်มาလဲဆရာလေးဒီနေ့ဝတ်တဲ့ဟိုစက်ကကလေးတွေမွေးရှင်မူလားဝတ်ရှင်တာပေါ့သူတို့လေအောက်နေရတာဘာလို့နေရတာလဲအဲအောက်နိုင်ရင်အကျိုးရှိတယ်ဘာလဲစောက်နိုင်ရင်သခိုးမိတယ်အဲ့တော့ဆရာတို့လည်းအောက်ညာအောက်ညာအောက်နေကြဒကာတော်မတွေကလူဓမ္မတွေဘာလို့ရမလဲလူအခုလတ်လာပါပုံနေတယ်ဘာဖြစ်လို့တော့ဆိုတော့ဘုရားတိုင်းဟိုတုန်းကဘုကောအာသုဘပို့ဆိုရင်အာသုဘမစီခြင်းဘူးလားစီခြင်းလားစီခြင်းလွဲတယ်ဘာလို့မသီလရှင်တာခေါ်လိုက်တဲ့သီလရှင်ဘာ90စီရတန်းစီဆိုအာသုဘကစီသွားတာဘာလို့ဟိုတုန်းကကုန်းချောင်းပို့ရတာ哦အခုတော့ဘာဖြစ်လဲကုန်းချောင်းပို့ရတာမဟုတ်တဲ့အခါကျတော့ကားနဲ့ပို့တာဆိုတော့တုံတောင်သီလရှင်လည်းသတိမရတော့ဘူးသီလရှင်တွေကမလိုက်ရအောင်ကျောင်းမှာဇေယျမှာလက်ဖက်ချောက်ကုန်တယ်ဘဝကကြည်ညိတံကြတဲ့လက်တဆန့်ဆန့်နဲ့တို့ပြန်လာဖိတ်မလားမသိဘူး။တို့ပြန်လာဖိတ်မလားမသိဘူး။ကြည်ညိတံလာဆုံးသွားတယ်လာမဖိတ်ဘူး။အတုဘဘုလည်းမလိုက်ရတော့ဘူး။ကြိုက်လိုက်ရတာပြော။ဆွမ်းသာကွန်သာကြတော့လေဘုန်းကြီးယဟန်သာငါပဲဆွမ်းသာကွန်သာပင်တာဒီလရှင်တက်တဲ့ဆွမ်းသာပင်တာတော်တော်ရှားတယ်မရှိဘူးတော့မပြောဘူး။ဟုတ်လားဘုရားသခင်။ရှားတယ်ရှားသလားမရှားဘူးလား။အဲ့တော့ဒါဘုရားလက်ထက်တွေကဒီဘိက္ခုနီဝါတွေဘဝဟာဒီလိုပဲသွားခဲ့ကြတာအဲ့ဒီကနေပြီးတော့ပါလာတဲ့အရှင်လာဒီနေ့လည်းပဲသီလရှင်တွေဟာအဲ့ဒါချိုးချိုးတက်တက်သူတို့မှဒီကြားတဲ့တရားတရားရှိတဲ့သီလရှင်တွေရတာလေးဆုဆယ်ပြီးတော့ဘုန်းကြီးလာလူမလူဘူးလားအဲ့ဒါဘုန်းကြီးလာတော့ဘုန်းကြီးကလည်းမယူဝခဲ့ယူဝခဲ့ယူပြန်တော့လည်းပဲဘာဖြစ်လဲကတော့မထိတ်ခွက်တယ်တဲ့မယူပြန်တယ်လို့သူတို့ကစိတ်မကောင်းဘူးအဲ့ဒါဘုန်းကြီးကမယူခြင်းနဲ့ဘာလို့ရလဲယူလိုက်ရတာပဲသူတို့လာထူတော့တယ်ပဲမယူခြင်းမှုမှမကတော့သူတို့ရှိရလေးနဲ့လာကြတော့တယ်ဝတ္ထုလေးလက်သာကြတော့ဩကိုယ်စိတ်ထဲမှာလေးငါပြပေးလိုက်ရကောင်းလားမသိဘူးပြပေးလိုက်ရင်လည်းစိတ်မကောင်းဖြစ်တယ်ယူလိုက်ပြန်တော့လည်းပဲဘေးတန်ခါကပြန်တော့ကိုတော့လည်းယူရလိုက်တယ်ကိုတော့ရဲ့ဒဇွန်းတန်ဂျွန်းပြန်ပြီးတော့ခံရတာကိုတော့လည်းကရုံးမထိတ်ခွက်နေပြန်ပြီလားဆိုတော့ကြွားကြပြန်ရောအဲ့ဒီလူကလည်းရှိသေးတယ်အဲ့တော့ gain သူတို့မှလည်းရှားပါတယ်လတ်လာပါအဲ့ဒါဒီနေ့ကစပြီပေါ်နိုင်ကြပါစေဘုဘုန်းကြီးတို့ဘကောမှာလည်းပဲသီလရှင်တွေတမ္ပိလင်္ကာဏသမုပ္ပဝေတောင်ဖြစ်နေပြီဆိုတဲ့အကြောင်းဒီဓမ္မပလင်္ကာတွေဘေးတိုင်သူတို့အကြောင်းသိကောင်းစရာဗျာဗာလည်းလည်းပြောအဲ့ဒါသိပြီမို့လားအသိပြီဆိုလှူကြပြီတော့လို့အဲ့ဒါခါနာနာနဲ့တိုက်တွန်းတာပဲဘေးတိုင်ဂိုင်းတော်ပြီအဲ့တော့မြတ်စွာဘုရားရဲ့သာသနာတော်ကြီးကိုဒီနေ့ဘခိနံဒေရှမာနဝအုံတောနတအာဂတံသာသနံဘဂနိယာထသာတုဟိတမမန္တိယဘခိနံကောင်းငင်ပြောပါကောင်းငင်မှာပြောပါငဲ့အများတို့ဤဒေယမာနဝနှိမ့်တုံမြင့်တုံပြန်သွားဘုံကဲ့သို့ကောင်းငင်မှာငဲ့ဒီပြန်တာတွေ့ဘူးတယ်မလားအမြင့်ကြီးပြန်လဲအနေပြန်လဲအမြင့်ပြန်လဲအနေပြန်လဲအဲ့ဒီကဲ့သို့ဩနတောနတအာဂတံပြုပြင်သူများရှိမဲအကြောင်းသာသနာတော်ကြီးကိုပြုပြင်တဲ့သူတွေရှိစောက်စောက်တဲ့သူတွေထောက်ပံ့တဲ့သူတွေရှိပြန်တော့လည်းပဲသာသနာတော်ကြီးနေလို့လာလို့တောက်ပြီးတော့အဲဒီလိုပြုပြင်စောက်စောက်မဲ့သူတွေမဲ့သွားပြန်ရင်လည်းပဲသာသနာတော်ကြီးဟာ နှိပ်ကြပြီးတော့သွားပြန်တယ်ဒါကြောင့်ဩနတော်နတအကတံပြုပြင်သူများရှိမဲ့အကြောင်းထံဖျားတိုင်တဲ့နှိမ့်တုံမြင့်တုံအဖုံမုံအဆက်ဆက်ဖြစ်ပြည်လာခဲ့ရသောသာသနာယခုလက်ထက်အောင်တန်းသေး၍ခပ်ဖို့နေနီးသုံးလို့ထွက်တဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးကိုသာဓုဟိသာသနာဝံအာသွန်ကျိုးပန်ထမ်းဖို့ရည်ရောဆရာတော်တန်ဃာတော်သူတော်သီလရှင်တကားဒကမတို့ကတမမန္တိယအညီအမြတိုင်မင်းညကုန်ပြီ၍အညီအမြတိုင်မင်းညကုန်ပြီ၍ဘဂနိယထာကယခုနောင်သားကကြိုးများဖို့စွမ်းအားရှိသလောက်အာကုန်မြောက်၍ကောင်းစွာမသွေချီးမြှင့်ထောက်ပံ့လိုက်ကြကုန်ရသည်